တရားနာယူကြတော့ဓမ္မရှင်မျိုးပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မရှင်မျိုးပေါင်းတို့ခင်ဗျာကျွန်တော်များရဲ့ကျေးဇူးရှင်ဖြစ်တော်မူသည့်တဲငူကြောင့်ဆရာတော်အရှင်မြတ်ဘုရားကြီးရန်ကုန်မြို့မြောက်ကလာပညာအကွက်ကန္တာရိတ်တန်၌နောက်ဆုံးညဖြစ်သည့်မိမိခန္ဓာကိုယ်ရဲ့အဘိဓမ္မာတရားတော်များကိုဝိနည်းအပေါင်းတို့အပေတကားပိနိဗ္ဗာန်ကပို့စေခြင်းကသာနာတော်တက္ကိ2510ခုနှစ်ကောဇာတက္ကိ1328ခုနှစ်ရာသူလဆန်းဆယ်နှစ်နေ့၌ခေါ်ကြပါသောကြောင့်ကြားနာသောဝိနည်းအပေါင်းတို့သည်အမနာမကြောက်เสียကောင်းလာသည့်အပေလူကမှလွတ်ကင်းပြီးဆရာတော်ရှင်မြတ်များကြွများမည်အသင်္ကနတနိဗ္ဗာန်တန်တို့ယခုဘဝနဲ့မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း
မြောက်ဥက္ကလာပဒီညအဖို့မှာဘိတ်ဆုံးတရားပွဲပေါ့ဗျာအဲလောကီလောကုတ်တရားနှစ်ဌာနရှိလောကီမှာလည်းပဲဇတ်တိငှားကြဇတ်တိငှားကြတော့သုံးကြီးနှစ်ကြီးလို့ကကြဒီကနေ့လောကုတ်တရားနယ်မှာလည်းပဲဇတ်ပွဲကြီးလို့ပဲအဲလောကုတ်တရားနယ်မှာလည်းပထမညဒုတိယညတတိယညအဲဇတ်ပွဲကြီးလို့ပဲလောကုတ်တရားဇတ်ပွဲပေါ့ဗျာပြည့်ညလို့ပြောတာနော်အဲရောလောကီလောကုတ်တရားနှစ်ဌာနရှိတဲ့အ내ကလောကီမှာလည်းဇတ်ပွဲကြီးခံရလောကုတ်တရားနယ်မှာလည်းဇတ်ပွဲလို့ပေါ့လောကုတ်တရားဇတ်ပွဲဘာကြောင့်လဲတဲ့လောကီမှာလည်းရှိလောကုတ်တရားမှာလည်းရှိလောကီမဲ့ခင်လောကုတ်တရားမဲ့ခင်နှစ်ဌာနရှိအခုဟာတရားတောင်းတဲ့ပုဂ္ဂိုလ်လည်းတရားတော့တောင်းလိုက်တော့ဥပဇင်းကဘာဟောမှလည်းမသိဘူးကြက်ထားတဲ့တရားမရှိကြက်ထားတဲ့တရားကလည်းဘယ်တရားမှလည်းကြက်ထားတဲ့စာကလည်းမတတ်လို့အဲစာမတတ်တော့ဘယ်တရားဟောမှလည်းမသိဘူးအဲဘယ်တရားဟောမှမသိတော့တရားကတော့ဘုရားကတော့ဟောတယ်အတိတ်ရဲ့အနာဂတ်ရဲ့ပြစ္ဆုတ်ပါရဲ့ကာလ၃ပါးရှိကာလ၃ပါးရှိတဲ့အ내ကအတိတ်ကိုလည်းမတွေးနဲ့တယ်မရောက်သေးသောအနာဂတ်စိတ်တယ်မညွန်နဲ့တယ်ပြစ္ဆုတ်ပံပေါ်လာတဲ့ယုံနာကိုသာသိအဲဒီတော့ဒီညအဖို့မှာဘိတ်ဆုံးညဖြစ်ခြင်းကြောင့်တရားဓမ္မတွေလည်းဘိတ်ဆုံးညဆိုတော့ဘိတ်ဆုံးအိတ်နဲ့လွဲသလိုမင်းညကဟောခဲ့တယ်ဒီညမို့ဒီညဆိုတာအတိတ်လေးတွေအစဉ်အပြည့်ဟောသွားပါမယ်လို့စိတ်တွေကိုဟောပါမယ်လို့ဥပဇင်းကကိုယ်စိတ်ကိုယ်စစ်ထားလို့စိတ်ပဲဟောပါမယ်လို့ဘာကြောင့်လဲစာကလည်းမတတ်စာကမတတ်တော့ဖျားသိတဲ့အသိတွေလည်းမသိဥပဇင်းကဖျားသိမသိတော့ခန္ဓာကရှားထားတော့ကိုယ်ခန္ဓာကိုဟာရှားထားတော့ဥပဇင်းကျင့်လာခဲ့တဲ့အကျင့်ဟာ20နဲ့တလထိုင်ရမထပဲနဲ့လူသိရင်သိမသိတရားရဆိုပြီးတော့အဲဒီလိုကျင့်လာခဲ့ပါလေအတိတ်ကလာတုန်းကလည်းဥပဇင်းဘာမှမသိခဲ့ဘူးမသိခဲ့တော့ကျင့်လာတဲ့အချိန်ခါကျတော့အတိတ်တရားလေးတွေအရှိတရားလေးတွေရလာတယ်အတိတ်တရားရဲ့အရှိတရားရဲ့အတိတ်တရားအရှိတရားနှစ်ဌာနရှိတဲ့အ내ကအတိတ်ကလာတုန်းကဘာမှအရှိတရားကိုမရခဲ့ဘူးအတိတ်တရားလေးတော့သူလူကြီးတွေသူကြီးကြီးပြောလို့သံဃာတော်အရှင်မြတ်များပြောလို့အတိတ်တရားလေးတွေတော့ရခဲ့ပါရဲ့ခန္ဓာကကိုယ်ထွေတရားတွေကိုရှိတဲ့တရားတွေကိုမသိခဲ့ဘူးမသိခဲ့တော့အဲ့တော့အရှိတရားအတိတ်တရားရှိပါတယ်တရားနှစ်ပါးရှိအတိတ်တရားကဘယ်တရားလဲအရှိတရားကဘယ်တရားလဲအဲဘုရားကတော့ဟောထားတယ်ယုံနာနှစ်ပါးရှိတယ်ခန္ဓာ၅ပါးရှိတယ်ဓာတ်ဤသဘောရှိတယ်ယုတ်ဤသဘောနာဤသဘောအတုပါဤသဘောခန္ဓာဤသဘောအာရဏဤသဘောသစ္စာဤသဘောဘုရားကတော့ဟောထားခဲ့တယ်မသိခဲ့ဘူးဥပဇင်းဟာအတိတ်ကလာတော့ဒါကြောင့်မလို့အတိတ်တရားအရှိတရားဆိုတဲ့ဥစ္စာတရားနှစ်ပါးရှိပါတယ်အတိတ်တရားကဘယ်တရားလဲအရှိတရားကဘယ်တရားလဲလက်ဝဲလံလက်ရလံနှစ်လမ်းရှိပါတယ်အဲဒီတော့အတိတ်တရားဆိုတာကတချို့ကအတိတ်ကလည်းဥပဇင်းတို့ကလည်းအတိတ်တရားတွေဖြစ်လာခဲ့ဘယ်လိုဖြစ်လာခဲ့လဲတဲ့မရှိတာတွေသိလာခဲ့မရှိတဲ့တရားတွေကိုသိတယ်ရှိတဲ့တရားကိုမသိဘူးရှိတဲ့တရားသိမှအမှန်တရားသိရှိရရှိတဲ့တရားကိုသိမှအမှန်ကိုအတိတ်ကာလတုန်းကဥပဇင်းဟာ46နှစ်လုံးလုံးဟာဖြစ်မရှိတဲ့တရားတွေကိုသိလာတယ်ဒါကြောင့်မလို့အတိတ်တရားအရှိတရားတရားနှစ်ပါးရှိပါတယ်လို့လောကီလောကုတ်တရားနှစ်ဌာနခွဲလိုက်တဲ့ချိန်ခါကျတော့လောကီတရားရဲ့လောကုတ်တရားတရားရဲ့ပညာတရားရဲ့ပရမတ်တရားရဲ့သမုဒိသစ္စာရဲ့ပရမတ်သစ္စာရဲ့ဟောနှစ်ဌာနရှိပါတယ်လက်ဝဲလံလက်ရလံနှစ်လမ်းရှိပါတယ်လက်ဝဲလံလက်ရလံနှစ်လမ်းရှိတော့အတိတ်ကလာတော့ကဥပဇင်းတော့လက်ဝဲလံကြီးကိုလိုက်လာခဲ့လက်ရလံကိုမသိခဲ့အတိတ်ကလာတော့ကမရှိတဲ့တရားကိုပြည့်ညတ်တရားတွေသိခဲ့ပရမတ်တရားတွေကိုမသိခဲ့မသိခဲ့တော့ အတိတ်ကာလတုန်းကသိတဲ့အတိတ်ကသူများပြောတာဆိုတမ်းကြားလို့ယုံနန်းဆိုတာလည်းမသိသဘာဝကိုလည်းမသိရဲ့မသိရဲ့တော့သူများပြောတာကြားဆိုတာကြားမှတ်ပြီးသိတဲ့အတိတ်လေးတွေပဲရှိရဲ့မရှိတာတွေကိုအရှိချေရဲ့ဦးဇင်းဟာအတိတ်ကာလတုန်းက40နဲ့6နှစ်လုံးလုံးမရှိတဲ့တရားတွေကိုသိလာခဲ့ပါလေဒါကြောင့်မို့လို့ဦးဇင်းအတိတ်ကသိလာတဲ့အသည့်တွေကိုတရားတော်မှများဖောက်တယ်ချပြီးတော့ပြောရမှာပါပဲရှိတဲ့တရားကဘယ်လိုသိတဲ့တရားကဘယ်လိုအရှိတရားအသည့်တရားဆိုတဲ့ဥစ္စာတချို့လည်းမသိကြဘူးလားတဲ့ဝိပဿနာတရားဆိုတဲ့ဥစ္စာဝိပဿနာဝိပဿနာဆိုတာပြောလို့ပြောတာရှိကြတာပေါ့သူလည်းဝိပဿနာငါလည်းဝိပဿနာဒါတွေပြောလို့ပြောတာရှိကြပါလေဝိပဿနာချင်းလည်းတူသလားတဲ့မတူဘူးလားတူတာပေါ့သူလည်းဝိပဿနာငါလည်းဝိပဿနာဘုရားကတော့စိတ်ပဲဟောတဲ့အသည့်တစ်လုံးအမြတ်ဆုံးတဲ့အသိဟောထားတော့အသိဟောထားတော့ရှိတာကိုသိမလားမရှိတာကိုသိမလားတရားနှစ်ပါးရှိကြပြီအဲဒီတော့ဝိပဿနာဆိုတာတချို့လည်းမသိဘူးမသိဘူးလားတဲ့ယုံနာနေမြင်နေယုံနာနေသိတယ်တို့လည်းပဲယုံနာသိတာပေါ့ဒီလိုပြောလို့ပြောတာရှိကြပါလေအဲဒီတော့တို့လည်းပဲယုံနာသိတယ်ဆိုတော့တချို့မသိပြဘူးလားတဲ့အဲ့တော့ရှိကဆရာတော်သမတော်ကြီးတွေရေးထားတဲ့ဟာလေးတွေလည်းရှိကြရေးထားတဲ့ဟာလေးတွေရှိကြတော့ဘယ်လိုရေးထားလဲဆိုတော့မင်းကောင်းဇေရုံဆရာတော်ဘုရားရေးထားတဲ့လင်္ကာလေးတွေလည်းရှိကြရှိတော့အဲ့ဒီရှိကအရိယသူတော်ကောင်းကြီးတွေရေးထားတဲ့သဘာဝတရားတွေရေးထားတဲ့ဥစ္စာတွေဒေသနာအစဉ်ကလေးတွေရေးထားရေးထားတော့အဲ့ဒီမှာစာအုပ်ကြီးကိုဝိပဿနာစာအုပ်ကြီးကိုကြည့်ကြကြည့်ကြတော့ဟောကတော့ရေးထားလိုက်တဲ့ဥစ္စာနာမ်ယုတ်ကိုလည်းသိရတယ်နာမ်ကိုလည်းသိတယ်ယုတ်ကိုလည်းသိတယ်ဖသလည်းသိတယ်ဝေဒနာလည်းသိတယ်နာမ်လည်းသိတယ်မသိဘူးလားဟောသူတို့ဒီလိုသိတာကစာအုပ်ထဲကဝိပဿနာစာအုပ်ကြီးထဲကနေပြီးကြည့်တယ်သိတယ်အသိသူတို့လည်းမသိဘူးလားတဲ့ပြောတာကြပြန်တော့လေပရမတ်တည်းဗျအဲသူတို့လည်းမသိဘူးလားသိတာပေါ့ယုံနာမသိဘူးလားသိတာမြင်နာယုံသိတာနော်ယုံယုံချင်းပေါင်းဆိုတာဖာသတိလုံးနံတရားသိလိုက်တယ်ဝေဒနာခံစားလိုက်တယ်ဟောစာအုပ်ကြီးထဲကဟာကြည့်ပြီးသိပြီးတော့သူလည်းပဲသိတာပဲလို့ဒီလိုယူဆကြအဲ့တော့ခန္ဓာကိုမချတော့ဘူးမချတော့ဝိပဿနာစာအုပ်ကြီးတဲ့ကနေပြီးတော့အဲ့ဒါကြည့်ပြီးတော့လင်္ကာလေးတွေဖတ်ပြီးအရာကျက်ပြီးတော့အဲ့ဒါပြောတော့တာဘယ်လိုပြောလဲလင်္ကာလေးတွေကလည်းရွတ်လွတ်ဆိုလို့ကလည်းကောင်းတယ်ဗျအဲရွတ်လွတ်ဆိုလို့ကောင်းတော့တာဥပဇင်ကလည်းစာမတတ်လို့ကောင်းကောင်းသူများဟောတဲ့ဖတ်တန်ကြတော့အဲ့ဒီမှာသဘောပေါက်ထားတာရှိသဘောပေါက်ထားတာရှိတော့အဲ့ဒီတော့စာအုပ်ထဲရေးထားတဲ့လင်္ကာလေးတွေယောဂီပုဂ္ဂိုလ်တွေဆိုကြဘယ်လိုဆိုလဲတကား6ပေါက်ကအာယုံ6ပါးရေးထားတဲ့လင်္ကာလေးရှိဘယ်လိုရေးထားလဲတော့ဦးဇင်းကစာမတက်လို့အမှားလေးများဖြစ်သွားရင်ဘွေမယူကြနဲ့တရားဓမ္မများသဘောကိုစိတ်တွေကိုဟောခြင်းလို့သဘောလေးကိုနားကြလို့တရားဓမ္မများဦးဇင်းကတော့သူများစိတ်ကိုမရှို့ဘူးကိုယ်စိတ်ကလေးကိုရှို့လာတော့ကိုယ်စိတ်ကိုဖြစ်ပုံလေးလာတော့အကုန်သိပါရဲ့သူများစိတ်တွေကိုမရှို့ဘူးကိုယ်စိတ်ကိုရှို့လာတော့ကိုယ်စိတ်ကလေးတွေဖြစ်ပုံလေးအကုန်သိရဲ့စိတ်တွေကိုတော့အဲ့တော့ရှင်းလာတော့အဲယုံနာမသိဘူးလားသိတယ်အဲ့ဒီတော့ဦးဇင်းတို့လည်းအတိတ်ကလည်းဒီလိုပဲငါလည်းသိတာပဲလို့ဒီလိုထင်လာခဲ့အဲဘယ်လိုတင်လာတဲ့စာအုပ်ဝိပဿနာစာအုပ်ကြီးတဲ့ကနေပြီးဖတ်ပြီးသိတာကိုရေးထားတာကသဘာဝအရိယသူတော်ကောင်းကြီးတွေကရေးထားတာသဘာဝရေးထားအဲရေးထားတော့သဘောတရားတွေရေးထားတော့ဘယ်လိုရေးထားလဲတဲ့လင်္ကာလေးရှိတကား6ပေါက်ကအဲဒီတော့ဘယ်လိုလင်္ကာလေးတဲ့ဆိုတာဆိုလို့ရတယ်ကောင်းတယ်ဗျဟာသူကတကား6ပေါက်အာယုံ6ပါးရေးထားမျက်စိအစင်းရုပ်မှမြင်မြင်နေမှ၍ပေါ်တိုင်းလင်းမြင်စေဆိုရနာရိတ်တယ်ဖသာကြောင့်လည်းနာရိတ်တယ်ဝေရနာကြောင့်လည်းနာရိတ်တယ်နဲ့ဟောမျက်စိမျက်စိသဘောကပတာရအကြည်အစင်ကလည်းယုတ်ယုတ်ယုတ်ခြင်းမျက်စိပတာရအကြည်ယုံနဲ့အစင်ယုံနဲ့ပေါင်းစုံတော့ဖသာသီလုံးနန္တရာသိလိုက်တဲ့ဝေရနာခံစားလိုက်တဲ့ဖသာလည်းသိတယ်ဝေရနာလည်းသိနာမ်လည်းသိတယ်ယုတ်လည်းသိအစင်ယုံလည်းသိတယ်မျက်စိပတာရအကြည်ယုံလည်းသိတယ်ခံစားတဲ့သဘောနာမ်လည်းသိစောက်ခဲကကြည့်တာဟုတ်နာအသာဤယုံမာမြင်ကြားရဲမှတ်၍ပေါ်တိုင်ခြင်းကြားစီဆိုရဲနာရိတ်ခြင်းဖတာကြောင့်လဲနာရိတ်ခြင်းဝေရဏကြောင့်လဲနာရိတ်ခြင်းဟောမသိဘူးလားအသာငါလဲယုံနာပတာရအကြည်ယုံနာပတာရအကြည်ယုံနဲ့အသာယုံနဲ့ပေါင်းစုံလိုက်တဲ့အချိန်ခါဖတာသီလုံးနံတရားသိလိုက်တဲ့သဘောဝေရဏခံစားလိုက်တယ်ဆိုဟောအသာယုံလဲသိတယ်နာပတာရအကြည်ယုံလဲသိတယ်သိလိုက်တဲ့သဘောနာခံစားလိုက်တယ်ဟာလည်းသိလိုက်တယ်ဝေဒနာခံစားလိုက်တယ်လည်းသိမသိဘူးလားယုံလားသူတို့လည်းသိတာပေါ့နှာခေါင်းအနာအီယုံမှမြင် နာနေမှတ်၍ပေါ်တိုင်းလင်းနာစေဆိုရနာရိတ်ထင်ဖာသာကြောင့်လည်းနာရိတ်ထင်ဝေရနာကြောင့်လည်းနာရိတ်ထင်ဟောနှာခေါင်းအနံ့ကလည်းနှာခေါင်းပသာရအကြည်ကလည်းယုံအနံ့ကလည်းယုံအနာယုံနဲ့နှာခေါင်းပသာရအကြည်ယုံနဲ့ထိကြိုက်လိုက်တဲ့အချိန်ခါဖာသာသီလုံးနံတရားခံစားလိုက်တယ်ပါလားဝေရနာခံစားလိုက်တာနောင်ဟောမသိဘူးလားသိတာပေါ့အဲ့ဒါလျာအရာသာဤယုံမာမြင်စာရင်မှတ်၍ပေါ်တိုင်ခြင်းစာစိဆိုးရနာရိတ်ထင်ဖသာကြောင့်လည်းနာရိတ်ထင်ဝေရဏကြောင့်လည်းနာရိတ်ထင်တဲ့ရသာယုံနဲ့လျာပသာရအကြည်ယုံနဲ့တိုက်ခိုက်လိုက်တဲ့အချိန်ကဖသာတိလုံးနံတရားတိလိုက်တဲ့ချိုးတဲ့ချင်းတဲ့လို့ခံစားလိုက်တာဝေရဏခံစားလိုက်တဲ့ဟာနာမသိဘူးလားဟောသိတယ်ဗျအဲ့ဒီလိုသိတယ်အဲ့ဒါပါလေတဲ့စောင့်ကြည့်တဲ့ကဖတ်ပြီးသိတယ်ဗျကိုယ်အတွေ့ဤယုံမာမြင်ထိတယ်မှတ်၍ပေါ်တိုင်လင်းထိစေဆိုးရနာရိတ်ထင်ဖသာကြောင့်လည်းနာရိတ်ထင်ဝေရဏကြောင့်လည်းနာရိတ်ထင်ဟောမသိဘူးလားကိုယ်အတွေ့ကိုယ်ရဲ့အတွေ့ရုပ်ကထိလိုက်တဲ့အချိန်ကဖသာဖြစ်ပြီးဒီလုံးနံတရားခံစားလိုက်တယ်ဆိုတာနာလည်းသိတယ်ဖသာလည်းသိတယ်ဝေရဏလည်းသိနှလုံးသဘောဤယုံမာမြင်သိတယ်မှတ်ပဲပေါ်တိုင်လင်းသိစိတ်ဆိုတဲ့နာရိတ်ထင်တယ်ဟောသိစိတ်ဆိုတာနာရိတ်ထင်တယ်တဲ့သိစိတ်ဆိုတဲ့နာရိတ်ထင်ဖသာကြောင့်လည်းနာရိတ်ထင်ဝေရဏကြောင့်လည်းနာရိတ်ထင်ဟောမသိဘူးလားသိတယ်တခါတည်းကိုဖသာလည်းသိတယ်ဝေရဏလည်းသိတယ်ယုတ်လည်းသိတယ်နာလည်းသိတယ်မျက်စိပသာရအကြည့်လည်းသိတယ်အဆင်းယုတ်လည်းသိတယ်အသံယုတ်လည်းသိတယ်နှာခေါင်းပသာရအကြည့်ယုတ်လည်းသိတယ်ဖသာလည်းသိတယ်ခံစားတဲ့နာလည်းသိတယ်မသိဘူးလားအဲ့ဒီအသိကတော့ဗာလဲတဲ့အသိတရားခေါ်တယ်အသိတရားဘာကြောင့်လဲတဲ့သိတော့သိပါရဲ့ယုံနံတော့သိပါရဲ့တဲ့တကယ်အစ်စ်မျက်စိတကနာတကနှာခေါင်းတကပါးစပ်တကကိုယ်တကမနှောတကတက6ပေါက်ကအာယုံကအာယုံ6နဲ့တက်ခဲ့လိုက်တဲ့အချိန်ခါကျတော့ဘယ်လိုမြင်လို့ဘယ်လိုသိလိုက်တယ်လဲဆိုတော့မျက်စိနဲ့မြင်လိုက်တာဒကမာလေးမြင်တော့ဒကမာလေးပဲသိလိုက်တကမြင်တော့ဒကသိချောတာလေးမြင်တော့ချောတာသိတယ်အဲ့ဒါယုံနံသိလို့လားဒီလိုမြင်လို့ရှိရင်ယုံနံသိတယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ပါဘူးဒါအသိတရားတွေပြောတာအသိတရားဆိုတာကဒကမမြင်ဒကမသိတာဒကမြင်ဒကသိတာခွေးမြင်ခွေးသိတာဝက်မြင်ဝက်သိတာနွားမြင်နွားသိတာကြက်မြင်ကြက်သိတာရေမြင်ရေသိတာတောမြင်တောသိတောင်မြင်တောင်သိကြောက်စင်းလူဘုရားကြီးမြင်လို့ကြောက်စင်းလူဘုရားကြီးသိရွှေရုံဘုရားကြီးမြင်လို့ရွှေရုံဘုရားကြီးရွှေတွေဝင်နေတာသိသီလရှင်မြင်လို့သီလရှင်သိသံဃာတော်အရှင်မြတ်မြင်လို့သံဃာတော်အရှင်မြတ်များရဲ့လို့သိအဲ့ဒါအသိမှန်ခေါ်ပါမလားနာမရှိတဲ့တရားကြီးကိုတွားပြီးသိပါတယ်ရှိတဲ့တရားကိုမသိပါဘူးအဲအဲ့ဒါပါလေတဲ့မျက်စိကလည်းပြောတော့ဖာသာလည်းသိတယ်ဝေဒနာလည်းသိတယ်နာမ်လည်းသိတယ်ယုတ်လည်းသိတယ်ပပာရအကြည်လည်းသိတယ်အဆင်းလည်းသိမြင်တော့ဒကမမြင်ဒကမသိဒကာမြင်ဒကာသိခွေးမြင်ခွေးသိအဲ့ဒီလိုသိတော့အသိမှန်ခေါ်နိုင်မှာမလားအဲယုံနာကိုသိလို့လားယုံနာကိုမြင်လို့လားမဟုတ်သေးပါဘူးပြညာအမြင်ပြညာအသိကြီးရှိပါသေးတယ်အဲ့တော့နားနဲ့အသာနဲ့ထိမှန်လိုက်တဲ့အချိန်ခါကျတော့လေဘယ်လိုကြားလိုက်ကြလဲတဲ့အသာယုတ်နာပတာရအကြည်ယုတ်ဖသဖြစ်ပြီးဒီလုံးနံတရားဝေဒနာခံစားလိုက်အရိယသူတော်ကောင်းကြီးတွေကတော့သဘာဝတရားတွေကိုရေးထားရေးထားလိုက်တော့ခန္ဓာကိုယ်မရှာတော့ဘူးစောင့်ကြည့်တဲ့ကြည့်ပြီးအဲ့ဒါသိတော့တာပဲတခါလေငါလည်းပဲသိတယ်လို့ဆိုထားတာပဲတခါလေအဲ့သိလိုက်တော့အတန်တစ်ခုနားနဲ့ထိမှန်လိုက်ထိမှန်လိုက်တော့ယုတ်လည်းမသိနာလည်းမသိဘူးဝေဒနာလည်းမသိဘူးဒုက္ခဝေဒနာဒုက္ခဝေဒနာလည်းမသိဘူးခန္ဓာ၅ပါးယုတ်နံတရားလည်းဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တဲ့ယုတ်နံလည်းမသိဘူးမသိတော့တဲ့အသံနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ခါကျတော့ဘယ်လိုကြားလိုက်တဲ့ခွေးသံကြားတော့ခွေးသံသိလိုက်တယ်ဓကမအသံကြားတော့ဓကမအသံသိလိုက်တယ်လေဒီဝသံကြားတော့လေဒီဝသံသိလိုက်တယ်ဝက်သံကြားတော့ဝက်သံသိလိုက်တယ်ဘဲသံကြားတော့ဘဲသံသိလိုက်တယ်ဒါယုံနံသိပါမလားမရှိတဲ့တရားကြီးကိုသိတာအဲ့ဒါပါလေတဲ့ပညာတရားဟောမရှိတဲ့တရားကိုသိတာမရှိတရားကိုသိတာဥပါဒံတရားဟောအဲ့ဒါအသိတရားဘာကိုသိတာလဲမရှိတာကိုသိတာရှိတာကိုသိတလားတဲ့ရှိတာကိုမသိဘူးမရှိတဲ့တရားကိုသွားသိလိုက်တယ်အဲ့တော့ခွေးသံဝက်သံဘဲသံကျက်သံလေဒီအိုသံဒကမအသံဒီလိုသိရင်အဲ့ဒီလိုသိလိုက်တာကမရှိတရားကိုသိလိုက်ခြင်းကြောင့်အတိတရားလို့ခေါ်တယ်။ဟဲ့အသံနဲ့ထိမှန်လိုက်တဲ့အချိန်ကဒီလိုပဲသိသေးသလားတဲ့မဟုတ်သေးဘူး။အနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်။အနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်တဲ့အချိန်ကကျတော့ဘယ်လိုသိလိုက်တဲ့ဝိပဿနာစောင့်ကြည့်တဲ့တော့သိပါရဲ့။နှာခေါင်းနဲ့အနံ့နဲ့ထိမှန်လိုက်တဲ့အချိန်ကမှွေးလိုက်တာသင်းလိုက်တာကြိုင်လိုက်တာတို့အဲ့ဒါတို့သွားသိအဲ့ဒါရုပ်စစ်နံစစ်ကိုသိပါဘုရားကတော့ရုပ်စစ်နံစစ်ကိုသိရမယ်တဲ့ ဒါလိုပြောထားတယ်ဒါရုပ်စိဏ္ဏစိသိတယ်လို့ခေါ်နိုင်မှာနဲ့ရုပ်စိဏ္ဏစိသိရမယ်လို့ခရကဟောအဲ့တော့ရုပ်စိဏ္ဏစိကိုမသိဘူးမွှေးဓာဏ်တော့မွှေးတယ်လို့သိသင်းဓာဏ်တော့သင်းတယ်လို့သိရှင်သောဏ္ဏတော့ရှင်သောဏ္ဏတယ်လို့သိပုစ္ဆောဏ္ဏလို့ပုစ္ဆောဏ္ဏတယ်လို့သိအဲ့ဒီလိုသိတော့အတိမှခေါ်နိုင်မှာမခေါ်နိုင်ပါဘူးဒီလိုသိလို့ရှိတာမရှိတဲ့တရားကိုသွားသိတယ်ရှိတဲ့တရားကိုမသိဘူးအဲ့ဒါပါလေတဲ့အတိတရားခေါ်အနတ်နဲ့နှကောင်းနဲ့ထိမှန်လိုက်တကဒီလိုပဲသိလျာနဲ့ရတာနဲ့စားလိုက်တဲ့အချိန်ကကြတော့ထုံနေတူစွာယုံနံကိုသိတယ်ယုံနံကိုမြင်တယ်ယုံနံသဘာဝသစ္စာသဘောတရားတာမြင်ရလက္ခဏာကိုသိရလားတဲ့မသိပါဘူးမသိတော့ဘယ်လိုသွားသိလဲရတာနဲ့လျာနဲ့ပေါင်းဆောင်လိုက်တဲ့အချိန်ကချိုတာလေးစားတော့ချိုတယ်လို့သိငာနာလေးစားတော့ငာနယ်လို့သိခါတာစားတော့ခါတယ်လို့သိပူတာလေးစားတော့ပူတယ်လို့သိအေးတဲ့ဟာလေးစားတော့အေးတယ်လို့သိဒါအတိမှခေါ်နိုင်မှာမခေါ်နိုင်ပါဘူးဒါကမရှိတဲ့တရားကြီးကိုသွားသိလိုက်လို့ပြဉ္ညာတရားခေါ်တယ်အဲ့ဒါမရှိတဲ့တရားပြဉ္ညာတရားခေါ်တယ်မရှိတာကိုရှိတယ်လို့သိတာရှိတယ်လို့ထင်တာအဲ့ဒါမရှိတဲ့တရားကိုသိလို့အဲ့ဒါအတိတရားလို့ခေါ်တယ်အဲလျာနဲ့ရတာနဲ့ပေါင်းဆောင်လိုက်တဲ့အချိန်ခါလက်ဒီထုံနေတူသွားပဲဒီလိုပဲမရှိတဲ့တရားတွေသိကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါလက်ထုံနေတူသွားပဲဘယ်လိုသိလဲတဲ့ယုံနံကိုသိတယ်ယုံနံကိုမြင်တယ်ဖတာလည်းသိတယ်ဝေဒနာလည်းသိတယ်ပြောတော့ပြောပါရဲ့ကိုနဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကဘယ်လိုသွားသိလိုက်အောင်မလီငါ့ကိုကြည့်ပူလိုက်တာလို့ဒီလိုသွားသိငါရင်ထဲကကြက်လိုက်တာငါကကင်ဆာယောဂါပဲငါကအဆုတ်ယောဂါပဲငါနှလုံးယောဂါပဲငါကသွေးထုတ်ယောဂါပဲလို့ဒီလိုဆွဲဒီလိုသွားသိမရှိတဲ့တရားကိုသွားသိဒါအတိမှန်ခေါ်နိုင်ပါ့မလားအဲဝိပဿနာစောင့်ကြည့်တဲ့တော့ကြည့်ပါရဲ့ဝိပဿနာစောင့်ကြည့်တဲ့ကြည့်ပြီးတော့ကင်ဆာယောဂါအဲအဆုတ်ယောဂါအသေးယောဂါငါခေါင်းကကြိုက်တယ်ငါပိုက်ထဲကနားတယ်ငါကိုကပူတယ်ငါခြေထောက်ကတောက်တယ်ငါခြေထောက်ကထုံတယ်ငါခြေထောက်ကကျင်းတယ်ငါခြေထောက်ကအောင့်တယ်ငါလက်ကအောင့်တယ်ငါလက်ကမပြောင်းနိုင်ဘူးလို့ဒီလိုယူဆတာဒါအသိမှခေါ်နိုင်မှာမရှိတဲ့တရားကိုသွားသိတာရှိတဲ့တရားကိုသိလို့လားတဲ့မသိပါဘူးအဲဝိပဿနာစောင့်ကြည့်တဲ့အခါတော့အဲ့ဒီလိုသွားပြီးတော့ယုံနာကိုသိတယ်ဖာတာလည်းသိတယ်ဝေဒနာလည်းသိတယ်လို့ဒီလိုပြောနေပြောတာရှိတကယ်အစစ်ယုတ်သဘာဝနာမ်သဘာဝယုတ်စစ်နာမ်စစ်သိသလားတဲ့မသိမရှိတဲ့ဟာကြီးကိုသွားသိပြစ်စုံပါအကြောင်းအရာဆိုတက်ခဲလိုက်တဲ့အချိန်ကဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါကျတော့ဓာတ်ဤသဘောတွေလည်းမသိဘူးရုပ်ဤသဘောတွေလည်းမသိဘူးခန္ဓာဤသဘောတွေလည်းမသိဘူးနာဤလက္ခဏာရုပ်ဤလက္ခဏာအတုပလက္ခဏာခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြက်တဲ့သဘောတရားသာမြင်ညာလက္ခဏာကိုလည်းမသိဘူးမသိတော့ဘာလို့သွားသိလဲတဲ့အစ္ဆတ္တသဏ္ဍာန်ကမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါဖောက်ပြန်တဲ့သဘောတရားလည်းလက္ခဏာကိုမမြင်ဘူးမမြင်တော့ဘာသွားသိလိုက်တဲ့တင်းတာပေါ်တော့တင်းတယ်လို့သွားသိတောင်းတာပေါ်တော့တောင်းတယ်လို့သိထုံတာပေါ်တော့ထုံတယ်လို့သိအောင်နာပေါ်တော့အောင်တယ်လို့သိတယ်။ကျင်နာပေါ်တော့ကျင်တယ်လို့သိတယ်။ကြက်တာပေါ်တော့ကြက်တယ်လို့သိတယ်။ချွေးတွေယိုကြလာတော့ချွေးတွေယိုကြတယ်လို့သိ။ပူတာပေါ်တော့ပူတယ်လို့သိ။အေးတာပေါ်တော့အေးတယ်လို့သိတယ်။လှုပ်တာပေါ်တော့လှုပ်တယ်လို့သိ။ရတာပေါ်တော့ရတယ်လို့သိတယ်။ချမ်းသာတာပေါ်တော့ချမ်းသာတယ်လို့သိတယ်။ဆင်းရဲတာပေါ်တော့ဆင်းရဲတယ်လို့သိ။ဒါအဲ့ဒီမှာခေါ်ပါ။ဒါယုံနာအစ်စ်လား။မရှိတဲ့တရားကြီးကိုသွားသိ။အဲ့ဒီလိုသိလို့ဒီလိုသာသိကြမယ်ဆိုလို့ရှိရင်တော့အဲကိုချိုးနေမယ်။ကိုချိုးနေကြပြီလားမှတ်တော့။ဘာကြောင့်လဲမရှိတဲ့တရားတွေကိုပြည့်ညတ်တရားတွေသိတာရှိတဲ့ ਪਰ မတ္ထသဘာဝသဘောတရားလက္ခဏာကိုသိသလားတဲ့မသိရှိတဲ့တရားကိုဘုရားသိရမယ်လို့ဘုရားဟောအဲ့တော့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါကြပြန်တော့လဲမရှိတဲ့တရားတွေကိုသိရှိတဲ့တရားကိုမသိဘူးအဲ့ဒါအတိတရားကိုဟောတာနော်ဒကာဒကမများအတိတရားဟာမနှောတဲ့ဓမ္မနဲ့ပေါင်းဆောင်လိုက်ပေါင်းဆောင်လိုက်တဲ့အချိန်ခါကြတော့ကိုယ်ကြိုက်နေတတ်တဲ့အတိလေးကိုသိလိုက်တော့ဟုတ်ตายာတော့အတိလေးကိုသိလိုက်တော့ตายာတယ်ဗျမตายာတော့အတိကိုသိလိုက်တော့မသိကျင်တဲ့စိတ်ဖြစ်သွားတယ်ဗျအဲ့ဒါကောင်းမကောင်းဖြစ်သွားတာပဲအဲ့ဒါပါလေတဲ့အတိမှခေါ်နိုင်ပါမခေါ်နိုင်ပါဘူးယုံနာသိတယ်လို့ပြောတယ်ယုံနာသိရင်ကောင်းတယ်မကောင်းတယ်လို့ရှိပါဦးမလားအဲမျက်စိကလည်းကောင်းမကောင်းမရှိဘူးနားကလည်းအတံပေါ်မှာကောင်းမကောင်းမရှိအနံ့ပေါ်မှာလည်းကောင်းမကောင်းမရှိရတာဤရုပ်ပေါ်မှာလည်းကောင်းမကောင်းမရှိအတွေ့ရုပ်ပေါ်မှာလည်းကောင်းမကောင်းမရှိဓမ္မရုပ်ပေါ်မှာလည်းကောင်းမကောင်းမရှိရုပ်စစ်နာမ်စစ်သဘာဝလက္ခဏာသဘောတရားသာမြင်ညလာမြင်ပါရှိတဲ့တရားကိုသာသိပါရှိတဲ့တရားကိုသိလို့ရှိရင်ကောင်းမကောင်းဆိုတဲ့ဥစ္စာကပြည့်ညတ်ပဲသဘောတရားဆိုတာသဘာဝတရားစီဆိုတာကရှိတဲ့တရားတွေရှိတဲ့တရားကတော့ဘာလဲတဲ့နာယုတ်ယုတ်နာနာယုတ်ယုတ်ယုတ်ယုတ်အကြောင်းနာယုတ်ကာလသုံးပါဒါပဲရှိဒါကိုမသိဘူးတဲ့အဲ့တော့ကိုကိုကိုတော့အထင်ကြီးနေတာပေါ့လေငါတော့ငါသိထားတာပဲငါသိတရားကြီးချက် ငါးသီးတရားကြီးဖြစ်တော့သေဂာနိဆဲဆဲကျတော့အဲ့ဒီငါးသီးကြီးကလာတယ်ဗျာအသိတရားပြောတာတော့ဒါအသိတရားရဲ့အရှိတရားရဲ့အသိတရားဆိုတာကတော့မရှိတာကိုသိထားတာအသိတရားခေါ်တယ်အဲ့လိုမရှိတာသိတာကိုရှိတာကိုမှမသိမှမသိပဲမရှိတာသွားသိလို့ဒါကြောင့်အသိတရားခေါ်တယ်အဲ့ဒါပါလေတဲ့မရှိတာကိုသိလိုက်တဲ့ဥစ္စာကပါလေတဲ့ဥပါဒံတရားခေါ်တယ်ဥပါဒံတရားပြဉ္ညာတရားခေါ်တယ်ပြဉ္ညာဆိုတာရှိတာမဟုတ်ဘူးရှိတာကပါလေပရမတ်တရားယုံတာပရမတ်သစ္စာရှိမရှိတာကပါလေသမုဒ္ဓိသစ္စာနဲ့ကဥပါဒံတရားဆိုတာကမရှိပြဉ္ညာကိုအာယုံပြုတာဥပါဒံတရားမရှိတဲ့ပြဉ္ညာခေါ်တယ်အဲ့ဒါအသိတရားခေါ်တယ်အသိတရားရဲ့အရှိတရားရဲ့အဲ့တော့အသိတရားဆိုတာကဥပမာလေးပြောပါမယ်တရားဓမ္မများအသိတရားဆိုတဲ့ဥစ္စာသိတာသူတို့လည်းမသိကြဘူးလားတဲ့တို့လည်းယုံနာသိတယ်ယုံနာမြင်တာပဲဖတာလည်းသိတယ်ဝေဒနာလည်းသိတယ်အဆင်းလည်းသိတယ်ခံစားတဲ့နာလည်းသိတယ်မသိဘူးလားတဲ့သိတယ်အသိတရားကအသိတရားသိတော့အသိတရားဤသဘာဝကိုပြောပြပါမယ်အသိတရားကဘယ်လိုလဲအခုရန်ကုန်မြို့ရန်ကုန်မြို့ကြီးပေါ်မှာရန်ကုန်မြို့ကြီးပေါ်မှာရှိပါဗျာဘန်တိုက်ကြီးအစိုးရမင်းများကနေပြီးစုဆောင်ထားတဲ့ဘန်တော်ဘန်ဒါတော်ငွေတွေရှိပါဗျာဘန်တော်တို့ငွေတွေဟာတိုက်ထဲမှာဘန်တိုက်ထဲမှာရှိနေတဲ့ဥစ္စာသိမ်းပေါင်းမြောက်များစွာရှိပါရဲ့ပုံကိုယ်တွေမသိကြဘူးလားဘန်တိုက်ထဲကငွေတွေဘန်တိုက်ထဲကငွေတွေရှိမှမသိဘူးလားသိတာပေါ့ရှိမှတော့သိပါရဲ့အဲ့ဒီဘန်တိုက်ထဲကငွေဟာစိန်နဂါးဆေးလိမ့်ငါပြပေးလို့ဝယ်တော့လို့မရဘူးလားမ။တောက်လို့ရပါမလားစိန်နဂါးဆေးလိမ့်ပိုက်ဆံပေးမှရ။မစိန်ညွန့်ဆေးလိမ့်လည်းပိုက်ဆံပေးမှရ။ဒီကဆေးလိမ့်တွေတော့ဥက္ကလာပဆေးလိမ့်တွေတော့မသိလို့ပြောတာ။အဲ့တော့စိန်နဂါးဆေးလိမ့်လည်းဒီမှာတလိကုံငါပြပေးမှရ။ဒါတော့ရချင်မှရမယ်။မစိန်ညွန့်ဆေးလိမ့်လည်းငါပြတာရှိချင်ရှိမယ်။ဆယ်ပြတာရှိချင်ရှိမယ်။အဲ့တော့ဘန်တိုက်သေးတော့ငွေတွေမြောင်များစွာရှိတာတော့မှိုင်းမသိဘူးလားတဲ့။သိတယ်။မစိန်ညွန့်ဆေးလိမ့်လည်းမတော့ရဘူးလားမ။စေနကဆေးခြင်းလေးလည်းမတော့ပါဘူးသားမဘာကြောင့်လဲတဲ့သိတော့သိပါရဲ့မရှိတော့အဲ့ဒါအသိတရားကိုပြောတာသိတော့သိတာပဲငါသိတယ်ဖြစ်မသုံးရဘူးဘာကြောင့်မသုံးရလဲတဲ့ဆေးခြင်းလေးမတော့ပါဘူးဆေးပေါက်လေးမတော့ပါဘူးအဲ့ဒါအသိတရားခေါ်တယ်ပညာတရားခေါ်တယ်ပညာတရားကနေပြီးတော့အရှိတရားပရမတရားကိုသိကြစိတ်ကလေးပြောင်းကြအောင်ဆိုရသဘောနာကြဥပဇင်ကစာလို့လည်းမပါဘူးစာလို့လည်းမတတ်ပါဘူးဗျာအဲ့တော့ပညာတက်ကလေးတွေမှားနေတယ်မှားမယ်သဘောနာကြဥပဇင်းကတော့သဘောဟောမှာအဲ့တော့အရှိတရားဆိုတာဘာလဲတဲ့အခုအရှိတရားကိုဟောတော့မယ်ဘုရားကအရှိတရားကဘာလဲတဲ့ခန္ဓာကိုရှိထားတဲ့တရားကဘာလဲရုပ်နဲ့နာနာနဲ့ရုပ်နာအကြောင်းရုပ်အကျိုးရုပ်ကအကြောင်းနာကအကျိုးတဲ့ဟောကာလ၃ပါးရှိနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးကာလ၃ပါးရှိတဲ့အနေကဘုရားကဟောထားတယ်ရှိတဲ့တရားကတော့ခန္ဓာရှာထားတဲ့တရားခန္ဓာကိုရှာထားတဲ့တရားကတော့ဘုရားဟောထားတဲ့သတိပဋ္ဌာန်တရား၄ပါးရှိသတိပဋ္ဌာန်တရား၄ပါးရှိတဲ့အ낵ကဘုရားကဘယ်လိုသတိပဋ္ဌာန်တရား၄ပါးလဲတဲ့ကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တာသတိပဋ္ဌာန်ဓမ္မသတိပဋ္ဌာန်ဘုရားဟောထားသတိပဋ္ဌာန်တရား၄ပါးကတော့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးအနာဂါယဉ်ညင်းမို့လို့ပါဥမလားအရတမေအရတဖို့ရတဲ့ပုဂ္ဂိုလ်ယဟန္တာလို့ပြညတ်တူပြညတ်ကြီးကအဲယဟန္တာချင်းညင်းမို့လို့ပါဥမလားအနာဂါယဉ်လည်းညင်းမို့လို့ပါဥမလားသရာဂဏ်ကြီးလည်းညင်းမို့လို့ပါအောင်မလားသောတာပန်ကြီးလည်းညင်းမို့လို့ပါအောင်မလားသဘာဝကြတော့အတူတူပါဗျညင်းမို့မလို့ပါဘူးသမထကတော့40ရှိတယ်ကြိုက်တာလောက်ကြတာပဲတရားကတော့အကုန်တရားကြီးပဲဘယ်လိုဖရားကဟောထားလဲတရားဟာအကုန်လုံးတရားကြီးပဲတဲ့ဒါကြောင့်မလို့မျက်စိကနေပြီးပေါက်သွားတဲ့တရားအစင်ဘောကပေါက်သောတာပန်ရတဲ့တရားသောတာပန်တည်တဲ့တရားအသံဘောကနေပြီးတော့သောတာပန်တည်တဲ့တရားအနမောကနေပြီးသောတာပန်တည်တဲ့တရားရာသာဤရုပ်ဘောကနေပြီးသောတာပန်တည်တဲ့တရားအတွေ့ရုပ်ဘောကနေပြီးသောတာပန်တည်တဲ့တရားဓမ္မရုပ်ဘောကနေပြီးသောတာပန်တည်တဲ့တရားဘုရားအကုန်တရားကြီးလို့ဟောထားတယ်အဲအကုန်လုံးတရားကြီးပဲတဲ့အဲ့တော့ဘယ်လိုဟောထားလဲတရားဘုရားကဟောတာမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားထိုင်တာလည်းတရားလှမ်းတာလည်းတရားယောတာလေတရားပေါက်တာလေတရားအကုန်တရားယူပဲတဲ့ဘုရားအကုန်တရားယူပဲသူတရားကမှန်တယ်ငါတရားကမှန်တယ်ဆိုလို့ရှိရင်လွဲပုံပြီလားမှတ်တော့အဲ့ဒါအဲလွဲပြီလွဲပြီလွဲပြီအကုန်တရားယူပြောတယ်တကား6ပေါက်အာယုံ6ပါးဟာဖြင့်အကုန်လုံးဟာဖြင့်တရားယူပါပဲတဲ့ဘယ်လိုတရားယူလဲတဲ့ဘုရားကဟောထားတော့မြင်တာလေအစင်ပရမကြားတာလေအတံပရမနာတာလေအနံပရမစားတာလေရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမပရမကြီးပဲတဲ့
ဖယားကအကုန်လုံးတရားကြီးပဲတဲ့တချို့ကတော့ပြောနေပြောတာရှိတာအမြင်လာတဲ့ပညာတွေပါဆိုတာအဲ့ဒါပရမတ်နဲ့ပညာနဲ့မကွဲတဲ့ပုံစံတွေပြောနေပြောတာရှိတယ်ဖယားကတော့အကုန်လုံးကမြင်တာပရမတ်ကြီးပဲတဲ့ပရမတ်အမြင်မြင်ပါလေအသားနဲ့ပညာကြီးတွေကိုထင်းနေလို့မြင်တာကတော့ပရမတ်သဘောတရားအဲ့တော့ကြားတာကလည်းပရမတ်သဘောတရားပညာကြီးကိုသွားထင်လို့ပညာကြီးထင်လို့မရှိတဲ့တရားကြီးကိုသွားထင်လို့ပညာတရားကြီးထင်လို့အကုန်လုံးတရားကြီးပဲတဲ့သဘောပေါက်သွားရင်ဘုရားကဒီလိုဟောပါလေသားနဲ့တချို့ဟာမြင်တာတွေကပညာပါကွာလို့ဦးစင်းတို့ပြောလေပြောတာရှိသလားဟာသဲခုကဟေးတဲ့သမထကြီးပါကွာလို့ဆိုတာသမထမှပညာမှမသိကြဘူးဗျသမထမှဝိပဿနာမှလည်းမသိကြဘူးပုံကူတွေပြောနေပြောတာရှိကိုကတော့လည်းဘာမှမသိဘူးသမထကဘာလဲဝိပဿနာကဘာလဲဆိုတော့ပြောပြစမ်းပါဆိုတော့မသိအဲ့တော့ပညာကဘာလဲပရမတ်ကဘာလဲမြင်တာဘာလဲပညာလားပရမတ်လားလို့ဆိုတော့အဲမြင်တာပညာကြီးတဲ့အဲ့ဒါဟုတ်နိုင်ပါအဲ့တော့ဖယားကအထင်ရှားကြီးဟောထားတယ်မြင်တာပရမတ်ပါတဲ့အစင်ပရမတ်အသံပရမတ်အနံပရမတ်ရတာပရမတ်အတွေ့ပရမတ်ဓမ္မပရမတ်တဲ့ပရမတ်သဘောတည်းကြီးပဲတဲ့ရှိတဲ့တရားကပရမတ်တဲ့မရှိတဲ့တရားကပညာမရှိတဲ့တရားတွေကိုအရှိထင်လို့ပညာကြီးထင်လို့ပညာပရမတ်မကွဲလို့အဲ့ဒီလိုပုံကိုယ်ပြောနေပြောတာရှိကြပါတယ်လို့ဦးစင်ကအသိပေးပါအဲ့တော့တရားကတော့အကုန်တရားပဲသမထကတော့40ရှိကြိုက်တာလောက်ကြတာပဲကြိုက်တာလောက်တော့ပေါက်တော့တခုတည်းပဲသောတာပန်တီးရောသောတာပန်ချင်းဟာအတူတူပဲဒကုဏဦးစင်ပြောလိုက်အစင်ဘောကနေပြီးသောတာပန်တီးတယ်အတန်ဘောကနေပြီးသောတာပန်တီးတယ်အသိရှိသတိပဋ္ဌာန်တရား၄ပါးနဲ့လိုက်တာဟုတ်သတိပဋ္ဌာန်တရား၄ပါးနဲ့လိုက်တော့အသိအမြဲတမ်းကပ်နေတဲ့ပုံကိုကြတော့အသိလေးရှိလိုက်တဲ့အချိန်ခါကြပြီဆိုလို့ရှိရင်မျက်စိကလည်းအသိရှိရမယ်နားကလည်းအသိရှိရမယ်နှာခေါင်းကလည်းအသိရှိရမယ်လျှာကလည်းအသိရှိရမယ်ကိုယ်ပေါက်ကလည်းအသိရှိရမယ်မနှောကလည်းအသိရှိရမယ်အကုန်လုံးအသိလေးနဲ့နေကြမယ်ဆိုသတိပဋ္ဌာန်တရား၄ပါးဖျားဟောထားတဲ့တရားအတိုင်းဟာအသိရှိကြမယ်ဆိုလို့ရှိရင်ပြင်မြင်စေကြားစေနံစေစားစေထီစေသိစေတကား၆ပေါက်အာယုံ၆ပါးဟာပြင်မြင်တဲ့အပေါ်မှာလဲသောတာပန်ကြီးဖြစ်နိုင်ပါတယ်လို့အယုံမှအမှမပြောက်ပါတယ်လို့ပရမပေါက်ပါတယ်လို့အသိရှိအသိမရှိလို့ကတော့ပေါက်ပါမလားမပေါက်ပါအသိမှမရှိပဲနဲ့ပဲသူကအဲဒီတော့ဒါကြောင့်မလို့အခုဟာဂုဏတော်ကဟောလိုက်တဲ့တရားဟာအသိတရားကိုမိစ္ဆာဒိဋ္ဌိအသိမရှိတဲ့တရားကိုပညာတရားဟောလိုက်တယ်အတိတရားဥပါဒံတရားဟောရဲ့အခုရှိတဲ့တရားဟောတော့မယ်အဲ့တော့ဘုရားကဟောထားတဲ့သတိပဋ္ဌာန်တရား၄ပါးသတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးတဲ့ဒီညအဖို့တော့နောက်ပိတ်ဆုံးညအဲ့နဲ့လွယ်ရပြီတော့တရားဒဂမများသေးသေးချာချာစိတ်ကလေးတွေကိုဖြစ်ပုံနဲ့ဥပစင်အကျင့်တွေကလည်းပါသွားအောင်တရားဒဂမများသေးသေးချာချာသဘောပေါက်အောင်နာကြမြောက်ဥက္ကလာပါကြီးဒီကနေ့သုံးညရှိခြင်းကြောင့်သာသနာကတော့ထွန်းလင်းပါပြီလို့ဒီညရက်ွက်ကြီးနဲ့ပါလေတာတလင်းကြီးရက်ွက်လားသာသနာကြီးဟမ်ညရက်ွက်အဲသာသနာကြီးတော့ထွန်းလင်းပါပြီလို့ဒီနေ့အဲဒီကနေ့ဟာသံဃာတော်အရှင်များစွန်စံစိမ့်ဒီလောင်းလိုက်တာလဲအမလေးလူလူကြီးကစီလိုက်ပါပြီနဲ့အဲပုပ်ကိုဒီသရာကြီးရှိလိုက်ပါပြီနဲ့ဘုရားကတော့စေရနာကံလို့ဟောထားတာဟုတ်စေရနာရှိကြပါတယ်လို့စိတ်ပြောတာအဲ့တော့ဒီကနေ့ဘုမာတော့နောက်ပိတ်ဆုံးညသေးသေးချာချာအဲမကောင်ဖြစ်ခြင်းဖြစ်ပေစေတရားဒဂမအမြဒီမှာထပြီးတော့မပြညာနဲ့အဲတရားဆိုတဲ့ဥစ္စာနာရင်းနဲ့လေသောတာပန်တည်တယ်ဖရာလက်ထက်ကနေပြီးတော့သဘာဝဟောတာကိုသဘာဝဟောတော့ဗုဒ္ဓဘာသာဘာသာလို့ဟောသွားလို့ရှင်စိတ်တွေအကုန်သိကလားလို့ဟောနေရင်တော့ဒဂမအကြီးတွေသိပါမလားကလားလို့ပြောနေရင်တော့သူမသိဘူးအင်္ဂလိပ်လို့ပြောနေရင်တော့သိမှာမဟုတ်ဘူးဒဂမအကြီးတို့ကအင်္ဂလိပ်လို့မှမတတ်ဘဲနဲ့အဲကလားလို့လည်းမတတ်ဘူးကလားစကားပြောနေလို့ကတော့ဒဂမအကြီးတွေသိမှာမဟုတ်ဘူးအင်္ဂလိပ်လိုပြောရလဲသိမှာမဟုတ်ဘူးအဲ့တော့ဗုဒ္ဓဘာသာဘာသာစကားနဲ့ပြောလိုက်လို့ရှိလို့ရှိရင်ပြဥစဉ်ကစာမတက်လို့ဘာသာလိုပဲတရားဒဂမများပြောရမှာပဲစိတ်တွေအဲ့တော့စိတ်တွေကိုပြောလို့ရှိရင်ပြဘာသာလိုပြောရင်ခလေးလေးလည်းသိတယ်လူကြီးလည်းသိတယ်လူလတ်လည်းသိတယ်အကုန်လုံးထိုးထွင်းပြီးစိတ်တွေကိုအော်ဒီစိတ်ဒီစိတ်တွေဆိုတာစိတ်တွေကိုဟောတော့စိတ်တွေအကုန်သိတော့လားအဲ့တော့ဘာသာလိုဟောရဘာသာလိုသိလိစိတ်ကိုဟောမှာကိုအဲ့တော့ဘုရားကတော့ဟောထားတယ်တဲ့သတိပဋ္ဌာန်တရား၄ပါးဥပစဉ်တို့အတိတ်ကလာတုန်းကနစဲနဲ့တလအယုတ်ကြီးကြီးအရင်ခါလူသေးရင်သေမသေးတရားရဆိုပြီးတော့ထိုင်ရမထကျင့်လာတဲ့အကျင့်ပါပဲ။ဘာကြောင့်လဲတဲ့။ဥပစင်အတိတ်ကလာတော့ကျင့်လာတဲ့ကျင့်စေဟာလေ။ဥပစင်ကတန်ဝေကားကြီးဖြစ်ပြီးတော့ကျင့်တာဗျ။အတိတ်ကလာတော့ကတရားကမများ။ဟိုမနေ့ညကလည်းဟောတော့ဥပစင်ကဒီမှာအတိတ်ကလာတော့ကလူကောင်းမဟုတ်ဘူးဗျလူဆိုးဗျ။ဘာကြောင့်လဲအတိတ်ကလာတော့ကလူဆိုးရတာမှဘယ်ပြောကောင်းမလဲဗျာ။ဥပစင်ကအတိတ်ကလာတော့ကလေတရားကမများပြောအောင်ပါပေါ့အတိတ်အကြောင်းပေါ်အောင်ပါအတိတ်အကြောင်းပေါ်အောင်အတိတ်ကလည်းလောဘကြီးတဲ့ဥပဇင်ဒကမ၄ယောက်ရှိဒကမ၄ယောက်ရှိတော့ဒကမ၂ယောက်ကသေသွားတယ်အခုပြစ္ဆုတ်ဘဏ်ကာလမှာဒကမ၂ယောက်ရှိဒကမ၂ယောက်ရှိတော့ဒကမ၂ယောက်နဲ့နေတာပေါ့ဗျာပြောနေတာပေါ့မသိမှမသိပဲဟုတ်မသိတော့အဲ့တော့အာဥပဇင်ဟာဘယ်လိုဖြစ်လာလဲဆိုတော့ဥပဇင်ကအတိတ်ကာလတုန်းကဘယ်လိုကြားနေလဲလို့ဥပဇင်သိထားတဲ့အသိနဲ့တော့အတိတ်ကာလတုန်းကဥပဇင်ကလူဆိုးကိုဓမြအားကြီးတိုက် ဓမြအာရီတိုက်တော့ဥပဇင်ကလည်းအပေါင်းသင်းနဲ့အိမ်မနဲ့ဥပဇင်ကအတိတ်ကလာတော့ကဇာတိချက်မြုပ်ကအခုသဲရင်ကူနှောကုန်းဆိုတာနှောကုန်းရွာမှာချက်မြုပ်ကြီးလာတဲ့အချိန်ကအိမ်တော်ရသကြတဲ့အချိန်ခါကျတော့ကမာရောက်မှလာတယ်ကမာရောက်မှနေဥပဇင်ကကမာရောက်မှနေပါတယ်အဲ့ရောကမာရောက်မှနေတော့ဥပဇင်ကလည်းအတိတ်ကလာဆိုးနေတော့အပေါင်းသင်းနဲ့နေတာကိုအပေါင်းသင်းနေနဲ့တယုံယုံဖြစ်တယ်တယုံယုံဖြစ်နေတော့ဥပဇင်အတိတ်ပြန်ပြောတာတကားတကားများသဘောပေါက်ဖို့ခါကိုတချို့ကအနုလူဆိုးတွေတရားရပါမလားအရက်တော့တဲ့ပုံကိုယ်တွေရပါမလားလူသတ်တဲ့ပုံကိုယ်တွေရပါမလားလို့ကံကြီးငါကံကြီးလာမထိုင်နဲ့ဒီဝိပဿနာတရားကျင့်လို့ရှိရင်ကံပြတ်တဲ့တရားရမှာကြီးပဲအဲလုံရင်ရမယ်မလုံရင်တော့မရအဲ့တော့ဒါအကြောင်းတရားအကျိုးတရားဖော်ပြောခြင်းလို့တရားဓမ္မများအကြောင်းနဲ့အကျိုးဖြစ်တာကိုအဲ့တော့ဥပဇင်အတိတ်ကာလတုန်းကကမာရွတ်နေတော့အပေါင်းအသင်းတွေကလည်းများတယ်ဗျဥပဇင်ကလည်းအတိတ်ကာလအပေါင်းအသင်းရှိမှပြောနေတတ်တယ်ဗျအပေါင်းအသင်းမရှိလို့ရှိရင်တော့ယုံယုံနဲ့ဒီလိုပဲနေတာ9ယောက်6ယောက်9ယောက်10ယောက်ဒီလိုတောင်ယုံယုံနဲ့နေတော့ဓမ္မကစိတ်ညစ်လာတယ်ဓမ္မရဲ့ထမင်းချဲ့ကျွင်းတဖြုံယုံချဲ့ကျွင်းနေရတာကိုတခါတည်းကိုခါပန်ပြီးတော့တခါတည်းကိုဧည့်သည်ကြီးထဲထမင်းချဲ့ကျွင်းနေရတော့ဓမ္မစိတ်ညစ်လာတယ်ဓမ္မရဲ့ဓမ္မစိတ်ညစ်လာတဲ့အချိန်ခါကျတော့ဓမ္မဥပဇင်ကိုအတိတ်ကလူဘွားဆိုတော့မပြောဧည့်သည်ကြီးထမင်းချဲ့ကျွင်းရပါများလားများလားတော့စိတ်ကညစ်လာဓမ္မရဲ့ဓမ္မကလည်းပဲဓမ္မစိတ်ညစ်လာတဲ့အချိန်ခါကျတော့ငါတော့ဒီလိုနေလို့တော့မဖြစ်ဘူးငါတော့ထမင်းချက်ကျွေးတရားတာနဲ့အချင်းကုန်ပြီငါတော့တရားဌာနပြေးမှာပဲဆိုဥပဇင်ကတရားဌာနဆိုတော့ဘယ်တရားဌာနမှမသိဘူးဒီလောက်မသိခဲ့တာပြောတာဘယ်သိမလဲစိတ်ဟာဒီစိတ်ကနေပြီးဟိုဘက်စိတ်ရောက်နေလို့ရှိရင်ဓမြစိတ်ဖြစ်နေတာဘယ်ကလာပြီးတော့ဟောတရားဌာနဘယ်သိမှာစိတ်ဒီစိတ်ဒီအဲ့ဒီတော့အဲ့ဒီစိတ်ဒီဖြစ်နေတာဥသာတရားဌာနဘယ်တရားဘယ်တရားဆိုတော့ဘာမှမသိဘူးအဲသိတဲ့တရားတစ်ခုတော့ရှိထားရဲ့ဥပဇင်အတိတ်ကလာတော့သိတဲ့တရားတစ်ခုရှိထားဘယ်တရားသိလဲဆိုတော့နောက်ကြတော့အထုတ်ပတ်ပြီးပေါ်လိမ့်မယ်။အဲ့တော့သိတဲ့တရားကိုရှိထားတော့ဘယ်တရားလဲဆိုတဲ့ဥစ္စာဥပဇင်ကနောက်ကြတော့ပေါ်ပါမယ်ဗျာ။အဲ့တော့ဥပဇင်အတိတ်ကဓကမကနေပြီးတော့တခါတည်းကိုထမင်းချက်ကျွေးရတော့များလာတော့တခါတည်းအိယာလက်ဥပဇင်ကလည်းရံကိုမြိုတဲ့သွားနေတော့အိယာလက်ကလေးလှိပ်ပြီးတော့တခါတည်းကိုတရားထိုက်သွားပြီးတခါတည်းခွန်ရက်စခန်းဝင်တာပေါ့ဗျာ။ဘယ်တရားဌာနသွားလဲဆိုတော့နောက်မှသိတာပါမင်းကောစေမင်းကောတိုက်ပေါ့ဗျာရွှေဘုံဖျားနာမင်းကောတိုက်ကိုသွားအဲ့ဒီမင်းကောမှာ9ရက်ကျင့်9ရက်ကျင့်တော့ဥပဇင်ပြန်လာတော့ဥပဇင်အတိတ်ကဒကမကတော့သွားပြီးတော့ဒကမရဲ့အငယ်ကပညာလို့ဆိုလို့ရှိရင်အတိတ်ကခဲမပေါ့လေခဲမကအိမ်ကျန်းနေခဲ့တော့အဲ့တော့ဟာဒကမဘယ်သွားလဲအတိတ်ကမြင်တော့ဟဲ့ဘယ်သွားလဲအတိတ်ကဥပဇင်နာမည်ကဦးအောင်ထွန်းနဲ့ဦးအောင်ထွန်းရေးတဲ့မမတော့တရားတိုက်ကျင်းပြီတဲ့တရားသွားကျင့်ပြီတဲ့ဘာဖြစ်လို့တရားတိုက်သွားတလားဟုတ်တယ်တရားတိုက်သွားတယ်ဆိုတော့အဲ့ဒီခဲမလုပ်တဲ့လူကစိတ်ညစ်ပြီးတော့သွားတာဓမ္မရဲ့တဲ့ဓမင်းချက်ကျွေးရတာများလို့တဲ့အဲ့လိုပြောအေးအဲ့တော့စိတ်မကောင်းဘူးဦးပဇင်ကလူဘွားကိုစိတ်မကောင်းဘူးဗျစိတ်မကောင်းတော့ဘယ်လိုဖြစ်လဲအေးသွားပြီစီဟာဒီမိမ့်မာတော့လာရင်တော့သိရောဟာဆိုပြီးတော့ဒီလိုစိတ်ထဲကအောင်းမိတ်အိတ်ထဲအောင်းမိတ်တော့ဦးပဇင်ကအတိတ်ကလာတော့သိထားလိုက်တယ်အသည့်ကဘယ်လိုအသည့်သိထားလဲတရားဆိုတာမင်းကုန်လည်းမသိဘူးစွန်လုံးလည်းမသိဘူးညာနာဇာကြီးလည်းမသိဘူးဟန်တာဝရီလည်းမသိဘူးမိုးညင်လည်းမသိဘူးမဟာစီဆရာတော်ဘုရားကြီးလည်းမသိဘူးဘာမှဒီတရားတွေမသိရသိတဲ့တရားတစ်ခုတည်းရှိတယ်မဟုတ်လဲဆောင်းကုန်းကဥမြသိန်းထွန်တရားသိထားဥမြသိန်းထွန်တရားသိထားတော့အဲ့ဒီဟာဒီကြားရတော့ဥပဇင်ကဘယ်လိုဖြစ်နေလဲဓမ္မကတော့တွေ့ပြီဟာဒီလိုစိတ်ထဲအောင်အဲ့တော့ပုရုဇင်ကိုဘာမှမသိမှမသိပဲကိုမင်းငေါ်ကြောင်းတိုက်ကိုသွားမှမသိဘူးမသိတော့ဘယ်တရားသွားတယ်လဲဆိုတော့အကြောင်းပေါ်နေတာပါအဲ့တော့အဲ့ဒီသွားမှမသိဘူးအဲ့တော့ခေါင်းရဲလဲပြေးလာရောဓမ္မကအဲ့ညာလေးကလေးနဲ့ပြန်လာပြန်လာတဲ့အချိန်ခါတော့တခါတည်းကိုတက်လာတယ်သူကတော့မျက်နှာချုပ်သွေးလာတာပေါ့လေကိုကတော့မျက်နှာကြီးမှောင်ကောက်ထားတယ်စိတ်ကတော့မကောင်းတော့အဲ့ရလေကလေးဝင်နေပြီအခန်းထဲလည်းသွားတော့အခန်းထဲကိုအပြင်ဘက်ကိုထွက်အောင်မဆောက်နိုင်ဥပဇင်ဥပဇင်ဖြစ်တာနော်အတိတ်ကလာတော့မဆောက်နိုင်မဆောက်နိုင်တော့အခန်းထဲကိုဝင်လိုက်သွားတယ်အခန်းထဲဝင်လိုက်သွားပြီးတော့တခါမေးတော့တာဘယ်လိုမေးလဲနင်းပယ်သွားတာလေကျမတရားသွားထိုင်တာပါလို့ကဲဒါနဲ့နင်းတို့တရားကထိခဲ့သေးလားလို့ဟိုတော့ကကြားတယ်ထိတယ်ထိတယ်ထိတယ်လို့ကြားတာသိတာကိုအဲ့ဒီတော့နင်းထိခဲ့သေးသလား ဒီလိုမေးလိုက်တယ်သူနေထိခဲ့သေးသလားရှင်ကလည်းမဟုတ်တာလျှောက်ပြောတယ်တဲ့ဘယ်ကထိတယ်လို့ထိရမှာလဲတဲ့ကျွန်မသွားတဲ့ဥစ္စာရွှေထုံဖယားနာကမင်းကောင်းကြောင်းတဲ့ဟဲအဲ့တော့မှတတိယမင်းကောင်းကြောင်းဆိုတော့မင်းကလူဆရာလားဖုန်ကြီးလားဒီလိုမေးလိုက်တော့မဟုတ်ဘူးတဲ့အရှင်အဲရှင်မသိဘူးလားတဲ့မင်းကောင်းကြောင်းငါမသိပါဘူးဟာဖုန်ကြီးလားဖုန်းကြီးတဲ့မင်းကောဆရာတော်ဘုရားကြီးတဲ့ဥဝိတ္တဆိုတော့အေးငါမှားသွားတယ်ဟာကျင့်ပါကျင့်ပါနောက်ကိုကျင့်ပါလက်ဥတုံးကတော့ဥမြသိန်းထွန်းတရားအောင်မေလို့ထိတယ်ထိတယ်တရားအောင်မေလို့ဗျာဥပဇင်တခါတည်းဒေါသကိုဖြစ်တာတခါတည်းကိုအဲ့ဒီလိုများတည်းလဲဆက်ဒကမသတ်တာပဲအဲ့ဒီတုံးကဘာကြောင့်လဲထိတယ်တရားကြီးဖြစ်လာမှာဆိုလို့အဲ့ဒါအဲ့ဒီတော့မင်းကောကြောင်းသွားပါတယ်တဲ့ဥဝိတ္တဆရာတော်ဘုရားကြီးပါပဲတဲ့အဲ့ဒီလိုပြောတော့อีตั้วจิ่นบ่กวยไอ้တော့ตั้วๆดีตะกะတော့ช้ําล่ะซัวไอ้จ่าတော့อติไปเด้ตั้วတော့พุ่งนี่โซ่เด้ပြောไล่เด้ตะไยเน่เด้พุ่งนี่ကိုงาหมาตั้วบ่าเด้วินคันเน่โอเซ็งกะอติกะล่ะเนาะงาหมาตั้วเด้งาบวยเมียวเน่นินตั้วจิ่นตะบ้อชิตั้วတော့ไอ้นี่จ่าတော့ตะคาเด้ကိုขွင့်เป้นอกจ่าတော့ตะคาตั้วเด้เปียตะคาตั้วไล่เด้เฉิงคาจ่าတော့ไอ้นี่มิงบ่แม่ตะคาคนเนี่ยสคันเปียงเว้ยဝင်တဲ့အချိန်ခါကျတော့ခொနဲ့စကမ်းပြည့်တဲ့အချိန်ခါကျရွှေထုံဖျားပေါ်တက်ပြီးတော့ဘာမောက်ကနေပြီးတော့စောင်ကြီးတော့ဝဲလာတယ်။ဦးပစင်ကလည်းစာလည်းမတောင်းပေါန့်ဖတ်နေရတယ်။စာမှညာတခြားပဲတောင်းမသိဘူး။ဦးအခုဦးပစင်ကူမှအဲသံဃာတော်အရှင်မြတ်များဟာဦးပစင်နဲ့ထင်ငယ်ဦးပစင်ကအခုမှဝါလေးကဘယ်လောက်ရှိလဲတဲ့တပည့်ဖို့ရှိသေး6ဝါရှိသေး။ဘာမှမရှိပါဘူး။အဲ့တော့ဦးပစင်နဲ့ငယ်တဲ့ပုံကိုယ်ကြီးကစာတတ်တယ်ဗျသူတို့က။ဟိုเจ้าကစာပေးဒီเจ้าကစာပေးလို့ရှိလို့ချင်းစာကြီးဖွင့်ကြည့်ပြီးတော့ဖတ်ရရင်ဦးပစင်တပါခေါ်ရတယ်ညာတခြားပဲမဖတ်တယ်လို့ညာတခြားပဲမဖတ်တော့အဲ့ဒါကြောင့်မဖတ်တတ်ပါဘူးစာဆိုတာဘူပိတ်အဲ့တော့ဓမ္မကနေပြီးတော့တခါဘဟန်းကနေပြီးတော့စာအုပ်တော့ဝဲလာတယ်ဘယ်စာအုပ်လဲတဲ့စွန်လွန်ထေရုပ်ပတ္တိစာအုပ်ကြီးဝဲလာစွန်လွန်ထေရုပ်ပတ္တိစာအုပ်ကြီးဝဲလာတော့အေးပြန်လာတဲ့အချိန်ခါကျတော့အဲ့ဒီစာအုပ်ကြီးကိုနင်းပြန်လာဗလားပြန်လာပြီရှင်တဲ့အဲ့ဒီစာအုပ်ကြီးကိုယူလာတဲ့ပြီးတော့ကောင်းထွန်းကြီးတဲ့ဟောဒီစာအုပ်ကြီးဟာလေတဲ့စွန်လွန်ဆရာတော်ဘုရားကြီးဟာယဟန်ကိစ္ယဟန်တာကြီးဖြစ်သွားတယ်လို့ပြောတယ်တဲ့ဒီစာအုပ်ထဲမှာသူထေရုပ်ပတ္တိယဟန်တာကြီးဖြစ်တယ်ဒီဟာစာအုပ်ဆိုတော့အဲ့ဒီယဟန်တာကြီးဖြစ်သွားတယ်ဆိုတော့စိတ်ကလေးကပြတ်သားဟာယူပြီးတော့အဲ့ဒီသူထေရုပ်ပတ္တိကိုကြည့်လိုက်တယ်ထေရုပ်ပတ္တိစာကိုတော့ဖတ်တာမဟုတ်ဘူးရုပ်တွေကြည့်တာအယုတ်ကလေးတွေကြည့်တာအယုတ်ကလေးတွေရှောင်ကြည့်ကြည့်လို့ကောင်းရှောင်ကြည့်ကြည့်တာနောက်ကျလှမ်းမှာများတော့အယုတ်တွေလည်းကုံရောကုန်ပြီးတော့တခါစာလေးသွားတွေ့ဘယ်စာသွားလဲသတိပ္ပံတရား၄ပါးသွားတွေ့ကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံအဲ့ဒီလိုကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံသတိပ္ပံတရား၄ပါးလဲကိုဆုံးလဲသွားရောခန္ဓာကိုယ်ကြီးကဘာမှမသိဘူးပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင်းပြင် ဒီစာအုပ်ကြီးဖတ်ပြီးတော့သတိပဋ္ဌာန်104ပါးကိုလဲအဆုံးနဲ့ဖတ်ရောရုပ်လည်းမသိဘူးနားလည်းမသိဘူးဖြဲ့ကြကြက်သိမ်းမိုးသိမ်းနေထပ်ပြီးဖြင်းဖြင်းဖြင်းဖြင်းဆိုချုပ်သွားလိုက်တဲ့ရုပ်နာနှစ်ပါးချုပ်သွားလိုက်တယ်မသိလိုက်မသိတာရုပ်မှနာမှမသိမသိဘဲနဲ့အဲ့ဒီလိုဖြဲ့ကြစိတ်တော့ပြောင်းသွားစိတ်ပြောင်းသွားတဲ့ဥစ္စာမသိလိုက်မသိလို့စိတ်ကနှုံးသွားတယ်နှုံးသွားပြီတဲ့တခါတည်းကိုအော်ငါတော့လှုပ်ရတော့မှာပဲဒီတရားနဲ့ကတော့ငါလှုပ်ရမှာမလှုပ်မနေရမဖြစ်ဘူးလှုပ်ရတော့မှာကျင့်သေးပဲအဲ့ဒီတည်းမှာတန်ဝေကဖြစ်လာပြီးတော့ငါကျင့်မှာပဲအော်ငါကျင့်လိုက်တဲ့ဥစ္စာငါအတိတ်ကတော့ဓမ္မ၄ယောက်ရှိတယ်၂ယောက်ဖေးသွားနှစ်ယောက်ကြံနေတယ်အခုကမယောက်မှတယောက်တော့မှတယောက်ဦးစင်ကအတိတ်ကယူထားတဲ့ဥစ္စာကအဲအတိတ်ကကယမကတယောက်ပဲရှာမကတယောက်ဗမာကနှစ်ယောက်အဲအတိတ်ကယူထားတာဗမာနှစ်ယောက်ကတော့သေးတယ်ရှမ်းတယောက်နဲ့ကရင်တယောက်ကြံတယ်အဲအဲ့တော့ငါပြုတ်ထားတဲ့အမှုတွေပဲငါပြုတ်လုထားတဲ့ကံတွေပဲငါပြုတ်လုထားတဲ့ကံငါပဲဖန်တီးပြရမှာပဲအဲ့ဒီလိုကြံစပြီးတော့သူတို့ငါတော့တရားကျင့်ရမှာပဲဆိုပြီးတော့ဦးပဇင်ဟာဓမ္မဒဂမတယောက်ကို9000စီလောက်ပေးထားလိုက်လို့ရှိရင်တော့ငါတော့ကောင်းကောင်း စိတ်ချမ်းသာကိုယ်စမ်းချမ်းသာကျင့်ရရဲ့ဆိုပြီးတော့ဒီစိတ်မထားဘယ်ပြောကောင်းမလဲဓကမနှစ်ယောက်ကို9000စီလောက်ထားပြီးတော့တခါတရားကျင့်ညင်လို့ဓမြတိုက်လိုက်တယ်ဆိုတာဘယ်ပြောကောင်းတိုက်တယ်မရအောင်မရဘူးဗျဟိုတုန်းကတော့ရရဲ့ဟိုတုန်းကတော့ရအခုကျင့်တော့မယ်ဆိုမှတိုက်လိုက်တယ်ဓမြဆိုတာဘယ်ပြောကောင်းနေရောညာရောတိုက်တာမရအောင်မရတော့ပါအဲ့တော့မှဒါတည်းလက်လျှော့သေးသလားမလျှော့သေးဘူးဓကမနှစ်ယောက်ကိုဒီမဲ့9000စီလောက်ပေးထားခဲ့ရှင်လို့တိုက်လိုက်တယ်ဓမြရသလားတဲ့မရဘူးရတော့ရပါရဲ့တကားတကမပြဘယ်လောက်ရလဲ2000ရ3000ရ4000ရဒါတော့ရတယ်9000ရ9000ရပြန်တော့လေတကမနှစ်ယောက်ကိုခွဲပေးလိုက်တကုံများရောမရှိပြန်အဲ့တော့များများရသလားတဲ့ပေးတော့အောင်ရတာမရဘူးမရတာတဲ့တကားတကမများအဲ့တော့အချိန်ကလည်းကြာတော့မှာကိုအချိန်ကကြာလာတဲ့အချိန်ခါကျတော့ဥပစင်ဟာတရားကျင့်ရတော့မှာပဲဆိုစိတ်တွေကတော့နှုံနေစိတ်တည်နှုတ်နေတော့နောက်အပေါင်းအသင်းနဲ့နောက်ကကိုအပေါင်း၄ယောက်နဲ့တခါတည်းသွားတာဓမြတိုက်သွားတာပေါ့ဗျာဓမြတိုက်သွားတော့ခါတိုင်းဆိုရင်အမတအသိထားတယ်ဥပဇင်ဟာအတိတ်ကဖြစ်ခဲ့တဲ့အတိတ်အကြောင်းကြီးပြောပြတာပါနော်ဥပဇင်ဟာအတိတ်ကလာတော့အနန္တဓမြတိုက်တယ်အဲ့ဒီတော့အတိတ်ကလာတော့ကဥပဇင်ဟာဓာတ်နဲ့ပဲနောက်ကတပည့်၄ယောက်နဲ့သွားလိုက်တဲ့အချိန်ကခါတိုင်းဆိုလို့ရှိရင်ဖြင့်ဥပဇင်အနန္တအသိရှိဘယ်တော့မှအသိမကင်းဘူးအသိဟာအမြဲတမ်းထားအိမ်ဘော်ကိုအိတ်ရှင်နဲ့ဓမြဆိုတဲ့ဥစ္စာဓမြဆိုတာအသိထားရတာတွားတဲ့ကောကဒေါသနဲ့တွားတာအသိဟာအမြဲတမ်းရှိခါတိုင်းဟာဆိုလို့ရှိရင်ဥပဇင်ဟာအသိဟာအမြဲတမ်းထားပြီးတော့6လုံးမျိုးကလက်ကဒလစီကြီးကင်ပြီးတော့အိမ်နဲ့ဝင်မယ်ဆို6လုံးမျိုးချင်းဝင်တယ်လက်နေမိတခါတည်းထိုးဝင်ဒီတခါကျတော့တတိလက်ပြီးတော့လွယ်အိတ်ထဲ6လုံးမျိုးထည့်ပြီးလက်နေမိပါ6လုံးလက်နေမိပါလွယ်အိတ်ထဲထည့်နောက်ကတပည့်တွေကလည်းတတိလက်အဲ့ဒီတော့ဥပဇင်းကအိမ်နဲ့အတင်းထိုးဝင်လိုက်ပြီးတော့တနတ်လဲလွယ်အိတ်ထဲထည့်တယ်လက်နှစ်မိလဲလွယ်အိတ်ထဲထည့်ထားထည့်ထားပြီးအိမ်လဲဝင်လဲဝင်လိုက်ရောတက္ကရာကမများဒီနေ့ဒီညကြမှာပဲဥပဇင်းကလည်းဘယ်တော့မှကဲအုပ်ထုပ်ကြီးမဆောင်ဘူးဗျဒီနေ့မှာပဲဇဂလအုပ်ထုပ်ကြီးဟာသုံးမအုပ်ထုပ်ကြီးကောင်းပေါ်တင်ဘူးတသက်ပါလို့ဘယ်တော့မှမတင်ဘူးအဲဒီနေ့ဒီရက်ကြမှာဒီကဲအုပ်ထုပ်ကြီးကောင်းပေါ်တင်တာကောင်းပေါ်တင်ပြီးတခါတည်းဝင်လိုက်တဲ့တပြိုင်နဲ့အဲ့ချင်ကနေပြီးတော့စီးတယ်ပြီးတော့တွယ်လိုက်တာပေါ့ဗျာဒါနဲ့ခုတ်ကြ။တခါတည်းတစ်ချက်တည်းခုတ်ပြီးတော့ဖင်ထိုင်ကြသွားတာ။ဖင်ထိုင်ကြသွားတယ်ဆိုတဲ့ကွာတခါတည်းတတိလက်တယ်လို့ဖြစ်သွားတယ်စိတ်တယ်။တတိလက်တော့ပြောင်းပြီးတတိကတ်ထားတယ်။အဲ့တော့မှနောက်ကတပည့်တွေ၄ယောက်ကနေပြီးဘတ်ဆိုလာတွယ်ပြီးလားတနတ်နဲ့ဟိုချင်းတီချင်းဆိုတော့တစ်ချက်တည်းခုတ်ပြီးတော့အဲ့အဲ့ချင်ကဘယ်ရောက်ပေါ်မှာပြီ။အဲ့ဒီတော့မှဥပစင်ဟာတပည့်၄ယောက်ကတွယ်တွယ်တော့မိုက်တိုက်မိုက်တိုက်မိုက်တိုက်ကောင်းဆန်းကြည့်ကောင်းဆန်းကြည့်တဲ့အချိန်ခါကျတော့သွေးတွေပါဒီမြတ်ထွက်တယ်လားသွေးတွေအော်ငါရိုက်လိုက်တာပဲလို့ဒီလိုထင်မှရတယ်စိတ်ကတဝေတဝက်လောက်ရောက်တဲ့အချိန်ခါကျတော့သွေးတွေကစိကြသွေးတွေစိကြလက်ဦးဆန်းကြည့်တော့မတွေ့သွေးမထွက်ငါရိုက်လိုက်တာပဲဒီလိုထင်မှတယ်မိုက်တိုက်မိုက်တိုက်မိုက်တိုက်တဝေတဝက်လောက်ကြာတော့တခါတည်းခေါင်းကကဲအုပ်ထုပ်ကြီးဖြုတ်လိုက်တော့ခေါင်းကကဲအုပ်ထုပ်ကြီးပြတ်ပြတ်နေပြီးတော့တခါတည်းခေါင်းနိုင်ကြလိုက်တော့ဆိုတော့လက်ညှိုးတစ်ချောင်းမြုပ်သွားအာငါဒါနဲ့တွေ့ရတာအဲ့ဒီဒီမှာလက်ညှိုးတစ်ချောင်းလည်းမြုပ်သွားအဲ့ဒီမှာသံဝေကဖြစ်တာဩတော်သေးရဲ့တော်သေးရဲ့ငါတရားကျင့်မှုသူလုပ်တာကြည်စာရင်ဝတ်အတွင်းကနေပြီးတော့လှန်နဲ့ပစ်ထိုးလိုက်လို့ရှိလို့ရှိရင်ဖြင့်လှန်တန်းလန်းကြီးနဲ့ငါဒီနေရာကိုချိုးနေရကြီးငါတရားမကျင့်ရတော့အခုအဖြစ်ငါတရားကျင့်မှုသူလုပ်ပေးတာပဲသူ့ငါကျေးဇူးတင်ရတယ်ငါသေအောင်မတတ်လိုက်ဘူးတော်သေးရဲ့သူငါကျေးဇူးတင်ရသေးတယ်ငါတရားကျင့်ဖို့ငါသူ့လှုပ်တာပဲငါတော့ကျင့်မှာပဲဆိုပြီးတော့တခါတည်းအဲ့ဒီမှာသာဝေကဖြစ်ပြီးတော့တခါတည်းအိမ်ပြန်လာပြီးတော့မနေ့ကျတော့ဆရာဝန်ကြိတ်ခေါ်နော်ဓမြကိုကြိတ်ခေါ်ရတာပေါ့ဆရာဝန်စီးဒီပါတွေထိုးစီးဒီပါတွေထိုးပြီးတော့တခါတည်းကို9ရက်လောက်ကြာတဲ့အချိန်ခါကျတော့ဓကမပြောအနာကလည်းနည်းနည်းတခါတည်းစီးဒီပါတွေထဲတော့တခါတည်းစီးဒီပါတွေဒလချန်ထိုးစီးဒီပါတွေထဲထဲတော့တခါတည်းအသက်သာလာတော့သွားနိုင်လာနိုင်ဖြစ်လာတော့ဓကမကိုပြောတယ်ဟာဓကမငါတို့တရားကျင့်တော့မယ်နင်တို့ရှိတဲ့ပစ္စည်းလေးတွေစားရခဲ့ကြပြီတော့နင်တို့အိမ်လေးတွေဘာလေးတွေရှိတဲ့ဥစ္စာငှားရစားစားနိုင်တာပဲအဲ့တော့ငါအဲ့အတွက်ကိုတော့မပုံနဲ့တော့ငါတော့တရားကျင့်တော့မယ်ငါကိုတော့နောက်ထပ်မမျှော်ဖို့နဲ့နင်တို့မနေနိုင်လို့ရှိလို့ရှိရင်ဖြင့်နင်တို့နောက်အိမ်တော်ပြုတ်ခြင်းပြုတ်နိုင်ရဲ့ငါနောက်ကိုလည်းမလိုက်ခဲ့နဲ့တော့ဆိုပြီးတော့တခါတည်းနဲ့ ကောင်းရင်ကဘီလိုဘောကနေပြီးစွန်းလွန်းစာအုပ်ကလေးကိုလည်းအဲ့လွယ်ကလေးနဲ့ထည့်ပြီးတော့အဲ့ဒါဒကမပြောပြီးတော့ဒကမကလည်းအဲ့ဒါသက်တောင်သက်တာနဲ့ကျင့်ပါရှင်ကျင့်ပါကျင့်ပါအဲ့လိုခိုင်းအဲ့တော့ဒကမကလည်းခွင့်ပေးတယ်ဒကမကလည်းခွင့်ပေးတော့အဲ့ဒီတည်းမှာခွန်ရလဲစီလဲစီရောအိုပစင်တော်ထွက်ပြီးတော့လွယ်ကလေးနဲ့စာအုပ်ကလေးထည့်ပြီးအဲ့ဒါပိုက်လာတာပိုက်လာဘယ်တရားဌာနမှမသွားဘူးတော်တယ်ကိုဆင်းလာခဲ့တာတော်တယ်ဆင်းလာပြီးတော့တခါလဲကိုအိုးမင်းအတိတ်ကကရင်တော့ကကရင်မကလည်းရှိကရင်မရှိတခါဝင်းမြန်ဝင်းမြန်တော့အဲ့ဒီမှာ၃ရက်အဲ့ဒီမှာနေပြီးတော့အနာလေးနဲ့ကြက်ပါစီတော့ဆိုပြီးတော့၃ရက်နေ၃ရက်နေပြီးတော့ကရင်မကိုပြောတာကဲကောင်းပြီနင်းလည်းပဲရှိတဲ့ပစ္စည်းလေးစားအိုးမင်းကအတိတ်ကလာတော့ကနှောကုတ်မှာကြောင်းတကာပေါ့ဗျာကြောင်းဆောက်ပြီးတော့ထားအဲအိုးအိုးမင်းကအတိတ်ကလာတော့ကြောင်းတကာပါပဲเจ้าဆိုတာတော့เจ้าတကာတော့ဖြစ်တယ်เจ้าရင်ဘယ်နှောက်ရောက်လဲလို့တကာတကာမေးเสียရရှိရဲ့ဆယ်ခေါက်တော့မရောက်ဘူးဘာကြောင့်လဲဖုန်းကြီးနဲ့စကားပြောရမှာเจ้าနှုံးနှုံးတီလာဆောက်တရားမှာเจ้าနှုံးနှုံးဘာကြောင့်လဲထမင်းစာမှာကျိုးဆိုးတယ်အဲ့တော့เจ้าဆိုတာတော့တီလာဝေးရဘယ်တော့မှမသွားဖုန်းကြီးနဲ့စကားပြောရမှာဆိုးနှုံးနှုံးအဲ့ဒါနဲ့တကာမကိုတခါတည်း၃ရက်လောက်ကြာတော့ကဲငါတရားကျင့်မလို့လာတာနင်းလည်းပဲပြုတ်ကျင်လည်းပြုတ်မပြုတ်လည်းနေနိုင်တယ်နေလည်းပဲနောက်အိမ်အောင်ပြုတ်ကျင်လည်းပြုတ်နိုင်တယ်ပြုတ်မယ်ဆိုလည်းပြုတ်နိုင်တယ်မပြုတ်နဲ့မပြုတ်နဲ့လို့လည်းငါမပြောဘူးပြုတ်မယ်ဆိုလည်းပြုတ်နိုင်ရဲ့ဝကြီးဝငယ်ပြုတ်မယ်ဆိုပြုတ်နိုင်ရဲ့မပြုတ်ဘူးဆိုလည်းနေနိုင်တယ်ဒီလိုမှမနေနိုင်ဘူးရှင်တော့တရားကျင့်နေတဲ့ကျုပ်တို့ကတော့ဒီလိုနေရမယ်ဆိုမဖြစ်ဘူးနောက်အိမ်အောင်ပြုတ်မယ်ဆိုလည်းပြုတ်နိုင်တယ်ကဲနောက်အိမ်အောင်ပြုတ်တော့ဆိုပြီးတော့အဲငါတော့သွားတော့မယ်ဆိုပြီးတော့စောက်ကလေးလွယ်ထက်ထက်ပြီးတော့ဥပစင်အတိတ်ကဆောက်ထားတဲ့အကြောင်းကိုသွားပြီးတော့သွားတော့ဦးပဇေဆရာတော်ကလည်းအဲ့ဒီမှာယုဒရာမှာသာသနာသွားပြုတော့တန်ခါငယ်လေးတစ်ပါးထားတန်ခါငယ်လေးတစ်ပါးထားတော့အကြောင်းလေးရောက်လဲရောက်ရမှားလားပါဗျာတပည့်တော်ဖြင့်တရားနှလုံးကျင့်ညာအထုတ်ခြင်းလို့တပည့်တော်လာခဲ့ပါတယ်ဗျာလာခဲ့တော့ဖရာတပည့်တော်နဝင်ကသီလကိုယ့်ရဲ့ပေးပါဗျာလို့ဆိုပြီးတော့ဦးပဇင်ကျင့်တဲ့ကိုကသီလကိုစင်ကြယ်အောင်လုပ်အရင်ဆုံးနဝင်ကသီလကိုတခါတည်းစောက်တည်တယ်ကိုရဲ့မှန်လားပါဗျာတပည့်တော်နဝင်ကသီလကိုရဲ့ပေးသနာပါဗျာဆိုပြီးတော့လူဝဲဝတ်ထုတွေနဲ့တခါတည်းကိုနေ့တိုင်းနေ့တိုင်းဒီသီလကိုတခါတည်းကိုခံပြီးတော့တခါတည်းကြောက်ရမပြောင်းမဲနဲ့တခါနဝင်ကသီလကိုရဲ့ကိုစောက်တည်ကြစောက်တည်လာတဲ့အချိန်ခါမှာဦးစင်းဟာနဝင်ကသီလနဲ့ယူပေးရောသိမ်မော်တက်ပြီးတော့တခါတည်းကိုသိမ်တကားပိတ်တော့တာဘလို့မှမဝင်ရမဝင်တော့အဲ့စာအုပ်လေးတဲ့ကောกายตริปทานเวทนาตริปทานสิทธาตริปทานธรรมาตริปทานตริปทานเตีย4บาอานาปานตริเอดีโหลสอดแท้ก็เห็นเนาะอานาปานตริอติก็เลยอาจารย์โหอติก็อานาปานหลุดล่ะโหลอานาปานตริโหเห็นไล่ได้สรอานาปานชุญญ์เนี่ยสิทธิ์ผิดล่ะชุญญ์เนี่ยสิทธิ์ผิดล่ะไอ้တော့เต็มบ่อแล้วဝင်แล้วဝင်ไล่ยอตะคาได้อายุจีจีอีคันคันสุบิ๊ดลูเตยินเต็มมะเตยเตียยะสุบิ๊ดดกะเป็ดชาล่ะเวดกะเป็ดชาพี่อติก็စိတ်တွေကကြမ်းလာတာကိုတခါတော့မှများစိတ်တွေကကြမ်းလာတော့ထိုင်လိုက်တာကနုံးစိတ်ကလေးကဘယ်လိုယူလိုက်လဲအစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့သဘောလေးသိလိုက်တွန်းတဲ့ဟာလေးသိလိုက်ဗဟိတကကံတဲ့သဘောလေးကိုသိလိုက်တွန်းတဲ့သဘောလေးကံတဲ့သဘောလေးသိုံလေးနဲ့သိပြီးသိတဲ့သဘောလေးကိုလိုက်အစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့သဘောလေးသိလိုက်ဗဟိတကကံတဲ့သဘောလေးသိလိုက်အဲသိလိုက်တော့ကြာကြာတီနှာသေးပြားကိုတွန်းတဲ့ကံနဲ့သိပါများလာတော့ကြာကြာထိုင်ပါများလာတော့အောက်ကဝေဒနာဖြစ်ဝေဒနာဖြစ်လာတော့ဘယ်လိုဖြစ်လာလဲတဲ့နှာသေးပြတွန်းနေကန်နေလို့သိနေတဲ့နံတရားမနေနိုင်တော့ဘယ်သွားလဲတဲ့အောက်ကကြာကြာထိုင်ပါများလာတော့ဝေဒနာတွေဖြစ်လာတင်းလာတယ်တင်းတယ်လို့သွားသိအဲ့ဒီတင်းတဲ့သဘောလေးကိုအစအလေအဆုံးအတိလေးဆုံးလိုက်လိုက်ဆုံးသွားတင်းတာလေးကဆုံးသွားတော့တခါတောင်းတာပေါ်လာတောင်းတယ်လို့နာကသွားသိပြန်တောင်းတာလေးသိပြီးတောင်းတာအစနဲ့အလေနဲ့အဆုံးနဲ့အတိလေးဆုံးလိုက်ခံစားတဲ့သဘောလေးအတိဆုံးလာသိတဲ့သဘောလေးအဆုံးလိုက်ဆုံးသွားပြန်တင်းနာရဲ့တောင်းနာရဲ့ပြတ်သွားတာချုပ်သွားထုံနာပေါ်လာထုံတယ်လို့နာသိကြထုံနာလေးကိုသိပြီးတော့အစအလေအဆုံးလိုက်ဆုံးသွားပြန်ထုံနာကနေပြီးကျင်နာပေါ်လာကျင်တယ်လို့သိကြတာပဲနာကကျင်နာအစနဲ့အလေနဲ့အဆုံးနဲ့အတိလေးဆုံးလိုက်ဆုံးသွားပြန်ကျင်နာကနေပြီးတော့အောက်နာပေါ်လာအောက်နာကနေပြီးတော့အစအလေအဆုံးကိုသိအောင်လိုက်ဆုံးသွားပြန်ဆုံးသွားတော့ကျင်နာကနေပြီးတော့ အောင်းတာအောင်းတာကနေပြီးကြိုက်တာပေါ်လာကြိုက်တာကနေပြီးတော့အစအလေအဆုံးကိုတခါတည်းလိုက်တာဆုံးသွားတတဘာကုံသွားအဲအော်ဒီတတဘာကုံဆုံးသွားတော့ဘယ်ရောက်သွားတဲ့စိတ်ကလေးဟာတင်းတာကပေါ်တင်းတာကချုပ်သွားတယ်တောင်းတာကပေါ်တောင်းတာကချုပ်သွားထုံတာကပေါ်ထုံတာကချုပ်ကျင်နာကပေါ်ကျင်နာကချုပ်အောင်နာပေါ်အောင်နာချုပ်ကြိုက်တာပေါ်ကြိုက်တာကချုပ်ဆိုတော့ဓာတ်ဘကုံဆုံးသွားတယ်ဓာတ်အိမ်သဘောအဲ့ကြတော့သိတယ်အဲ့ဒီအပေါ်မှာမကုံမချင်းမထဘဲနဲ့အယုချီချီအေးခန့်ခန့်ဆိုတော့ပြစ်ပြစ်ပြီးတော့ထိုင်နဲ့ထိုင်နဲ့ပြစ်ပြစ်လဲတာလက်လဲသမီးခုံပြီးတော့အသိမလွတ်ဘဲနဲ့တခါကတ်ထားတာမလွတ်တော့တခါတည်းအဲ့ဒီလိုအသိနဲ့ကတ်ပြီးတော့တခါတည်းလိုက်ကြကွာရုပ်ဝေဒနာမကုံမချင်းမထအောင်ကတ်ထားတာပဲမလွတ်တခါအဲ့ဒီတော့တရက်နှစ်ရက်သုံးရက်လောက်ကမထဘဲနဲ့တခါတည်းနင်လာငါလားတခါတည်းကြဲ့နေတဲ့ဥစ္စာကိုဓာတ်ဤသဘောတွေသောက်သိတာခန္ဓာမှာဓာတ်ဓာတ်ဤသဘောတွေဘယ်လိုသိလဲ။ဟောဖယားဟောထားတယ်ပထဝီဓာတ်အာဟောဓာတ်တိဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါရှိ။ဟောဒီဓာတ်ကြီးလေးပါဟာတင်းတယ်တောက်တယ်ထုံတယ်ကျင်တယ်အောက်တယ်ကြိုက်တယ်။ဒါဓာတ်သဘောပဲသဘောတရားပဲရှိတယ်တင်းတယ်ဆိုတဲ့ဥစ္စာကမရှိတဲ့တရားပဲရှိတာကတော့ဓာတ်ဤသဘောတရားတွေပဲပထဝီဓာတ်ဆိုတာသဘောတရားတင်းနေတောင်းတောင်းသဘောတရားလေးဓာတ်သဘောပဲရှိပါလားလို့ဒီလိုဓာတ်သဘောသိရဓာတ်သဘောသိလာတဲ့အချိန်ခါမှာဓာတ်ကြီးလေးပါဟာဖြင့်သူ့ထံကလွတ်တက်ပြီးတော့တခါတည်းဖြစ်ပြက်လာဘယ်လိုဖြစ်ပြက်လာလဲတဲ့ပထဝီဓာတ်တစ်ပါးကုံဆုံးသွားကုံဆုံးသွားလိုက်တဲ့အချိန်ခါဓာတ်ဤသဘောကိုသိလာတော့နောက်တစ်ခါကျတော့သမာဓိကလည်းကောင်းလာသမာဓိကောင်းလာတဲ့အချိန်ခါကျတော့ဘယ်လိုသိလာလဲတဲ့သမာဓိနဲ့ပညာနဲ့ချိန်တာအရှူလည်းမရဘူးဝေဒနာပြင်းပြင်းသူ့ဟာသူပြင်းလာတယ်ရှူတာကလည်းဝေဒနာနှုတ်ရင်နှုံနှုံလေးရှူသွားတယ်အရှူနဲ့အရှူလည်းမရဘူးအဲ့တော့သဘောတွေသိလာတယ်ဓာတ်သဘောနဲ့သိလာတယ်နန္ဒဤသဘောနဲ့သိလာတယ်နန္ဒယုတ်ဓာတ်မြင်တဲ့အတုပါကြီးရဲ့ဓာတ်သဘောတွေလည်းသိလာသိလာတဲ့အချိန်ကအော်ဆင်းရဲလိုက်တယ်သမာဓိနဲ့အရှူလည်းမရတော့ဆင်ရင်သုံးသလိုက်တယ်ဝေဒနာပြင်းလာတော့အရှူလေးကလည်းပြင်းလာချိန်တာကိုသမာဓိနဲ့သဘာဝချိန်မရတာဖြစ်ဝေဒနာပြင်းတော့ပြင်းပြင်းလေးရှူမရတာဖြစ်အဲ့ဒီတော့နာမ်ကိုသိစိတ်ကလေးကိုလိုက်ကြည့်နာပါလေဩဒီဝေဒနာကိုဓာတ်ဤသဘောခံစားနေတဲ့နာမ်ကိုတခါတည်းအတိလေးဆုံးဒုက္ခဝေဒနာကြီးဖြစ်လာတဲ့အချိန်ခါကျတော့မခံစားကြတော့နာမ်ပဲပြေးလေတယ်အရှူလည်းမရဘူးရှူပြင်းပြင်းလေးရှူနေနာသီးရပြေးသေးလေနာသီးပြထားကြည့်တယ်မင်းဒီနေရာနေကိုအတ္တနဲ့ထားကြည့်မရဘယ်နေရာသွားလဲဝေဒနာသွားတည်ကဲနေဥဟဆိုပြီးတော့အတ္တနဲ့ထားကြည့်နေဥဆိုပြီးတော့ထားကြည့်တယ်နေသလားမနေဘူးဘယ်ပြေးလဲနာသီးပြပြေးနာသီးပြပြေးအဲ့ကျတော့မှသဘောပေါက်လားနာဘယ်လိုသဘောပေါက်လဲဩငါကအတ္တနဲ့ထားငါကထားတယ်နာဒီဝေဒနာတွေပေါ်ခံစားနေတဲ့သိနေတဲ့နာဟာဒီဝေဒနာတော့နာကမခံစားခြင်းဘူးသူကမခံစားခြင်းတော့ဘယ်ပြေးလဲနာသီးပြပြေးသိနာသီးပြလည်းကြာကြာသိသလားတဲ့မနေဘူးဝေဒနာသွားသိဝေဒနာသိလိုက်နာသီးပြသိလိုက်နာသီးပြသိတာကအဲ့တော့မှသိလာတဲ့ဩနာနာသီးပြသိလိုက်တာကဒုက္ခပါလားဓာတ်ကြီးလေးပါသိလိုက်တာကဒုက္ခပါလားဒုက္ခနဲ့ဒုက္ခခံစားတဲ့သဘောတရားပါလားနာငါထားတဲ့နေရာနေတာမဟုတ်ဘူးနာငါလည်းသူ့သဘောနဲ့သူကဒုက္ခနဲ့ဒုက္ခခံစားတာသူ့သဘောပဲရှိငါဆိုတာမရှိပါလားဆိုတော့နာငါသတ်သတ်ဖြစ်သွားဒုက္ခဒုက္ခခံစားတဲ့သဘောတရားနာကလည်းသတ်သတ်ပါလားလို့ဒီလိုနာသတ်သတ်ဖြစ်သွားတော့တခန္ဓာရှာလို့သိတာဝိပဿနာစာဝကြီးတဲ့ရှာတဲ့အသိပြောမဟုတ်ဘူးခန္ဓာရှာတဲ့သိတဲ့အသိပြောတာနာကလည်းဒုက္ခနဲ့ဒုက္ခခံစားတဲ့နာကလည်းသတ်သတ်သတ်သတ်ပါလားလို့ဟောနာသတ်သတ်ဖြစ်သွားနာသတ်သတ်ဖြစ်သွားတော့ဓာတ်ကြီးလေးပါးတွေကလည်းသူ့သဘောသူဖြစ်နေတဲ့သဘောတရားတွေကလည်းသတ်သတ်ဖြစ်အဲဓာတ်ကြီးလေးပါးဖောက်ပြန်နေတဲ့သဘောတရားတွေကသတ်သတ်ဖြစ်ဓာတ်ကြီးလေးပါဖောက်ပြန်တဲ့ပရမတ္ထသဘာဝရုပ်တွေဖောက်ပြန်နေတဲ့သဘောတရားတွေလည်းအကုန်သိလားသတ်သတ်ဖြစ်မြင်းနေတဲ့အတုပါရုပ်ကြီးကလည်းသတ်သတ်ဖြစ်နေအဟံဓာတ်ကြီးဒီရုပ်ကြီးကဘာမှသိတတ်တယ်တရားမရှိဘူးဟောသိဒီရုပ်ကြီးကဘာမှသိတတ်တယ်တရားမရှိဘူးလက်ရဲ့ချီရဲ့ကိုယ်ရဲ့ဆိုတာမဟုတ်ဘူးအတုပါကြီးအယိုးစုကြီးဓာတ်ကြီးဘာမှသိတတ်တယ်တရားမရှိဘူးဒီပေါ်ဥစည်းနေတာကဖောက်ပြန်နေတဲ့ဓာတ်ကြီးလေးပါမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်တဲ့တစ်ခုပြီးတစ်ခုသူ့တန်ကလွတ်တက်ပြီးဖောက်ပြန်နေတဲ့သဘောတရားကလည်းသတ်သတ်မြင်းနေတဲ့အတုပါရုပ်ကြီးကလည်းသတ်သတ်ဒုက္ခနဲ့ဒုက္ခနဲ့ခံစားနေတဲ့နာမ်ကလည်းသတ်သတ်ဆိုတော့နာမ်လည်းသတ်သတ်ဖြစ်သွားတယ်ဖောက်ပြန်တဲ့ရုပ်တွေလည်းသတ်သတ်ဖြစ်သွားတယ်မြင်တဲ့အတုပါကလည်းသတ်သတ်ဖြစ်တယ်အဲရုပ်အဲ့တော့နာမ်အကြောင်းနာမ်ရုပ်ကိုကွဲသွားတယ်ရုပ်နာမ်လည်းကွဲသွားတယ်နာမ်ရုပ်လည်းသိတယ်ရုပ်နာမ်လည်းသိတယ်ဝိပဿနာယောဂီပုဂ္ဂိုလ်ကနာမ်ရုပ်ကိုလည်းသိရမယ်ရုပ်နာမ်ကိုလည်းသိရမယ် ဘယ်လိုနာယုတ်လဲယုတ်နာလဲတဲ့ဖောက်ပြန်တဲ့မဟာဗုဒ္ဓတကြီးလေးပါးကိုသွားပြီးသိလိုက်တဲ့ဥစ္စာကအဲ့ဒါကဘာလဲတဲ့ခံစားတဲ့သဘောလေးကိုသိလိုက်တာနာနာနဲ့ဝေဒနာနာလို့ခေါ်တယ်ဖောက်ပြန်တဲ့သဘောကယုတ်ခံစားတဲ့သဘောကနာနာကနာယုတ်ခေါ်တယ်အဲ့ဒါကဘယ်ဒီမှာခန္ဓာကိုယ်ကြီးအတုပတရားကြီးကိုမြင်ပြီးမှယုတ်ယုတ်ချင်းပေါင်းစုံပြီးမှနာကသိလိုက်တာယုတ်ကအကြောင်းခံပြီးမှအဲ့ဒါကဘာလဲတဲ့ယုတ်အကြောင်းခံပြီးမှနာကခံစားတဲ့ယုတ်အကြောင်းခံပြီးမှနာယုတ်နာခေါ်တယ်အဲ့ဒါအဲယုတ်နာကိုတခါတည်းခွဲနာယုတ်ကိုလည်းသိတယ်ယုတ်နာကိုလည်းသိအဲ့ဒီလိုအပိုင်းအပြတ်ကိုခန္ဓာရှာလိုက်တော့တခါတည်းသိလာတယ်ဗျဟိုတဲ့စာမတတ်တဲ့ပုဂ္ဂိုလ်သိလာတာကြည့်လေခန္ဓာရှာလိုက်တော့နာယုတ်ကိုလည်းသိလာတယ်ယုတ်နာကိုလည်းသိတယ်ယုတ်နာကိုလည်းခွဲတယ်အဲ့ဒီတော့ခန္ဓာမှာရှာလိုက်တော့ဖောက်ပြန်တဲ့သဘောကလည်းသာသာဒုက္ခဒုက္ခခံစားနေတဲ့သဘောကလည်းသာသာမြင်တဲ့အတုပါကြီးကမြင်တဲ့သဘောအတုပါကြီးကလည်းသာသာအဲ့ဒီလိုခန္ဓာကနေပြီးတော့သတ္တစီဖြစ်ပြီးအတုပါသဘောကိုလည်းသိတယ်ဒုက္ခနဲ့ဒုက္ခနဲ့ခံစားနေတဲ့နာကိုလည်းသိတယ်ဖောက်ပြန်နေတဲ့သဘောတရားတွေလည်းမဟာဗုဒ္ဓတကြီးလေးပါဖောက်ပြန်နေတဲ့သဘောတရားတွေလည်းသိတယ်ဓာတ်သဘောတွေဟောသုံးဌာနကွဲတယ်အတုပါလက်သဘောကြီးလည်းသိတယ်အဲ့ဒီလိုအစ္ဆတတန်တန်ကယုံနာနာယုတ်ကွဲသွားတော့တဲ့ဗဟိတကြပြန်တော့ဘယ်လိုကွဲလဲမြင်တာအတုပါကြီးပါလားမြင်တဲ့သဘောကလည်းသာသာအတုပါကြီးကလည်းသာသာခံစားတဲ့နာလေးကသာသာဟောသတ်သတ်စီဖြစ်ယုံနာကွဲနေမျက်စိကလည်းယုံနာကွဲနေအတန်ကလည်းသာသာကြားတဲ့သဘောလေးကလည်းသာသာခံစားတဲ့သဘောလေးကလည်းသာသာသတ်သတ်တခြားစီဖြစ်ဘယ်လိုတခြားစီဖြစ်လဲမြင်လိုက်တဲ့အစင်းယုံအတုပါကြီးကတခြားမြင်တာလေးကတခြားသိတာလေးကတခြားခံစားတာလေးကတခြားအတန်ကတခြားကြားတာကတခြားခံစားတာတခြားအနံ့ကတခြားနှာခေါင်းကတခြားခံစားတဲ့နံကတခြားရသာယုတ်ကတခြားလျှာယုတ်ကတခြားခံစားတာတခြားအတွေ့ကတခြားအတွေ့ယုတ်ကတခြားကိုယ်ကတခြားခံစားတဲ့နံကတခြားဓမ္မယုတ်ကတခြားမနောယုတ်ကတခြားခံစားတဲ့နံကတခြားဟောတတ်တတ်စီဖြစ်အဲ့ဒါမှနာယုတ်ကွဲတယ်လို့ခေါ်တယ်ဗျအဲ့ဒါမှနာယုတ်ယုတ်နာအဲ့ဒါမှပြောနေပြောတာရှိတယ်။စောင့်ကြည့်တဲ့ပြောပြီးတော့နမရူပပြိစေတညာနဲ့ယုံနာလည်းသိတယ်နာယုတ်လည်းသိတယ်အဲ့ဒါယုံနာကွဲတယ်လို့ပြောတယ်။အဲ့ဒီလိုကွဲမှအပယ်လွတ်တယ်။ဒီလိုမှမကွဲလို့ရှိရင်ဖြင့်ဓမ္မမြင်နေလို့ရှိရင်အပယ်လွတ်ပါမလားဗျာမလွတ်ပါဘူးဗျာရေစုံမျောရော။ဘယ်တော့မှမလွတ်ဘူးသားမ။အဲ့တော့ယုံနာကွဲပါရောဗျာ။အော်ငါဟိုတုန်းကသိတာဒီလိုမဟုတ်ပါလားအခုကအတိတ်တမျိုးပါလားဒီလိုဖြစ်လား။ဒီလိုဖြစ်လာတော့ဓာတ်ခန္ဓာထဲကနေပြီးဓာတ်ဤသဘောတွေလည်းသိလား။အော်ဖရဟောတာတက်မှမလားပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါးကိုလည်းကုန်စင်အောင်တခါတည်းလိုက်တော်တာရုပ်သဘောကိုလည်းကုန်စင်အောင်ဓာတ်သဘောကိုလည်းကုန်စင်အောင်လိုက်နာဤသဘောကိုလည်းကုန်စင်အောင်လိုက်နာဤသဘောရုပ်ဤသဘောကိုလည်းကုန်စင်အောင်လိုက်တော်မှာဓာတ်သဘောဓာတ်ဆောင်နေတဲ့သဘာဝတွေသိဘယ်လိုသိလားဓာတ်တွေသိလားနန္ဒတ်ကိုလည်းသိတယ်ရုပ်ဓာတ်ကိုလည်းသိဘယ်လိုသိလားလဲတဲ့ပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါးကိုကုန်စင်အောင်သိလားအော်ဖခင်ကဟောထားတယ်ခက်မှာပထဝီနုညာပထဝီမာပထဝီလေးပထဝီလို့ဇာတဲ့ကဒီလိုပြုသူများဆိုတာကြားဖွဲ့စည်းအာဘောယိုစည်းအာဘောလို့ဇာတဲ့ကဆိုကြပူအေးတေသောလို့ဆိုကြထောက်ခံဝါရောလှုပ်ရှားဝါရောတွန့်ကံဝါရောဒီလိုဆိုကြငါတွေ့တာရောတတ်တတ်စီပါလားခန္ဓာပါရှာလိုက်တဲ့အချိန်ခါကြတော့ဓာတ်သဘောတွေဖြစ်နေတဲ့ဥစ္စာနုညာနဲ့သဘောလည်းတွေ့တယ်တင်းတဲ့သဘောလည်းတွေ့တယ်တောက်တဲ့သဘောလည်းတွေ့တယ်ထုံတဲ့သဘောလည်းတွေ့တယ်ကျင်းတဲ့သဘောလည်းတွေ့တယ်အောင့်လာတဲ့သဘောလည်းတွေ့တယ်ကြိုက်လာတဲ့သဘောလည်းတွေ့တယ်အာဘောဤသဘောကဘယ်လိုတွေ့ကြက်တဲ့သဘောလည်းတွေ့တယ်ဆို့တက်လာတဲ့သဘောလည်းတွေ့ယိုစီးတဲ့သဘောလည်းတွေ့တယ်တေဇောဤသဘောကပူတဲ့သဘောကြီးလည်းတွေ့ရေခဲတုံးကြီးလိုအေးဆက်ပြီးတော့တခါတည်းကိုခန္ဓာကိုယ်ကြီးအေးဆက်နေတဲ့သဘောလည်းတွေ့ဝါယောဤသဘောကဘယ်လိုတွေ့လဲရင်ထဲနှလုံးနဲ့တုံပြီးတော့လှုပ်လာတယ်ဒိန်ဒိန်ဒိန်အဲရင်ရိုင်လာတယ်ခန္ဓာကိုယ်ကြီးရရှိထိုးနောက်ဆုံးတွန်းလိုက်ရင်ရိုင်ပြီးတော့ခြားလဲလဲနေတွန်းလိုက်ကန်လိုက်ရင်ရိုင်လိုက်ငြင်းငြင်းလဲငြင်းပြီးတော့နေတယ်ဗျထောက်ကန်ပြီးတော့ငြင်းနေတယ်ခန္ဓာကြီးอ่ะအဲ့ဒီလိုသိလားဩဖယားဟောထားတယ်တင်မှန်ပါလားစာတဲ့ကတော့ခက်မှာပထဝီနှုတ်ညပထဝီမာပထဝီလေးပထဝီလို့ဆိုတယ်ဖွဲ့စည်းအာဘောယိုစည်းအာဘောလို့ဒီလိုစာတဲ့ကဆိုတယ်ပူအေးတေစဲလို့ဒီလိုဆိုတယ်ထောက်ခံဝါရောလှုပ်ရှားဝါရောတွန့်ခံဝါရောလို့ဒီလိုဆိုတယ်ငါတွေ့တာကတော့ဒီမဲ့တင်းတာတွေတောင်းတာတွေထုံတာတွေကျင်တာတွေအောင်းတာတွေကြိုက်တာတွေစားတဲ့ကကြိုက်တယ်လို့မပါဘူးကျင်တယ်လို့မပါဘူးထုံတယ်လို့မပါဘူးစားတဲ့ကဒီမှာတွေ့နေတာကတော့ထုံလာတယ်ကျင်လာတယ်အောင်းလာတယ်ကြိုက်လာတယ်ဒါတွေတွေ့ဆို့တက်လာတယ်လေချောင်းနဲ့ဆို့တက်လာအဲလေချောင်းနဲ့ဆို့တက်လာရင်နဲ့ကြက်တက်လာ နှက်ချီတွေကြားလာတယ်မျက်ရည်တွေကြိုးလာတယ်ချွေးတွေကြားလာဒါသိစာလို့တော့မသိပါဘူးအဲ့တော့ဒီလိုသိလားပူရင်လည်းတခါတည်းကိုကောင်းချင်းအိုးကြီးများပေါင်းနေတယ်လို့အခုလျံနေတောက်ပြီးခန္ဓာကိုယ်ကြီးတကောလုံးပူလာအေးရင်လည်းရေခဲတုံးကြီးလို့အေးလာလှုပ်ရင်လည်းရေခန္ဓာကိုယ်ကြီးရိမ့်ရိုက်ပြီးလှုပ်ရှားနေအဲ့ဒီလိုခန္ဓာကနေပြီးတော့ဓာတ်ဤသဘောတွေသိတယ်ဓာတ်ဤသဘောတွေသိတော့အဲ့တော့မှသိတယ်ဩဖယားဟောတာတက်မှတ်ပါလားပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါဤသဘာဝဓာတ်တွေနံကလည်းဓာတ်ပဲမြင်တဲ့အတုပါကြီးကလည်းဓာတ်သဘောကြီးပဲအဲခန္ဓာမှာဓာတ်ကြီးလေးပါဤသဘာဝဓာတ်တွေအကုန်သိလားသိလာတဲ့အချိန်ခါကျတော့ဓာတ်ဤသဘောကိုရှားကြည့်လိုက်တယ်ဘယ်လိုရှားကြည့်လဲစာတွေကဟောထားတယ်စာတွေကဆိုထားတယ်ဘုရားဟောထားတယ်စာနုညပထဝီမာပထဝီလေးပထဝီတင်းပထဝီတောက်ပထဝီဒီလိုဆိုထားတယ်စာတွေကဆိုတယ်အဲ့တော့ခန္ဓာကိုရှုလိုက်တဲ့အချိန်ခါနှူးညံ့ရင်ဓာတ်သဘောကိုတွေ့ထားနှူးညံ့တဲ့သဘာဝဓာတ်ကိုတွေ့ထားတော့ဒီနှူးညံ့ရင်သဘာဝဓာတ်ကဘာကြောင့်နှူးညံ့ရင်သဘာဝဓာတ်ဖြစ်နေတယ်လဲလို့အကြောင်းပြန်ရှာခန္ဓာထဲမှာရှာတာနော်ဟိုစောင့်ကြည့်တဲ့ကရှာတာမဟုတ်ပါဘူးခန္ဓာထဲကနှူးညံ့ရင်ဖြစ်နေတဲ့ပထဝီဓာတ်ကိုရှာကြည့်နှူးညံ့ရင်ဖြစ်နေတဲ့ပထဝီဓာတ်ဟာဘာကြောင့်နှူးညံ့ရင်ပထဝီဖြစ်နေတယ်လဲလို့အကြောင်းပြန်ရှာလိုက်တော့တွေ့ပြီတွေ့ဘယ်လိုတွေ့လဲအော်အာဘောကဖွဲ့စည်းပေးတာဓာဏပတ်တက်နေပါလားဓာဏပတ်တက်ခြင်းကြောင့်မလို့ဖွဲ့စည်းပေးလို့အော်ပထဝီမုံဒီအာဘောကဖွဲ့စည်းပေးလို့နုညာညင်းပထဝီဖြစ်နေပါလားနုညာညင်းပထဝီကဓာဏပတ်တက်နေတာအော်သူတို့ကမိတ်သက်ကတတ်ပါလားလို့ဆိုတော့မိတ်သက်ကတတ်သိအော်ပထဝီဓာတ်နဲ့အာဘောဓာတ်ကသူကမိတ်သက်ကတတ်ပါလားဒီမှာခန္ဓာကိုအကြောင်းကိုရှားကြည့်ဓာတ်အကြောင်းကိုရှားကြည့်နုညာညင်းဖြစ်နေတဲ့လက္ခဏာဘာကြောင့်လက္ခဏာဖြစ်နုညာညင်းလက္ခဏာဘာကြောင့်ဖြစ်တယ်လဲအာဘောကဖွဲ့စည်းပေးတော့အော်နုညာညင်ပထဝီဖြစ်နေတာအာဘောဓာတ်နဲ့ပထဝီဓာတ်ဟာဥဆောင်တက်လာလို့သာနုညာညင်ပထဝီဖြစ်ရပါလားနုညာညင်ပထဝီတော့ဖြစ်လာပြီနုညာညင်ပထဝီတော့ဖြစ်တော့ဒါမိသကဓာတ်တပတ်တက်နေလို့ဓာတ်ကိုအကြောင်းပြန်ပြန်ရှာကြည့်အဲမိသကဓာတ်တပတ်တက်နေလို့နုညာညင်ပထဝီဖြစ်နုညာပထဝီတော့ဖြစ်လာပြီဟောအခုတင်းလာပြန်ပြီတောင်းလာပြန်ပြီတင်းတောင်းပြီးတော့တခါလာပြန်ပြီဒီတင်းချင်းတောင်းချင်းလက္ခဏာဘာကြောင့်ဖြစ်တယ်လဲအကြောင်းပြန်ရှာတင်းချင်းတောင်းချင်းဟာဘာကြောင့်ဖြစ်တယ်လဲထုံချင်းကြိုက်ချင်းအောင့်ချင်းဘာကြောင့်ဖြစ်တယ်လဲအကြောင်းပြန်ရှာကြည့်တခါတည်းနောက်သွားတွေ့တာဘာကြောင့်လဲအော်နောက်ကနေပြီးတော့အာဘောကိုနောက်ကတေဇောကကျက်စီတတ်အောင်လောင်ကျွမ်းပေးနေပါလားနောက်ပါသိအော်နောက်ကကနဦးနှွင့်ရံချင်းပထဝီဖြစ်တာကပထဝီမုံအာဘောကဖွဲ့စည်းပေးလို့နုညာညင်းပထဝီလက္ခဏာဖြစ်နေရ။နုညာညင်းပထဝီလက္ခဏာဖြစ်နေတော့အာဘောကဘာကြောင့်ဖွဲ့စည်းပေးနိုင်ကြလုံးလို့အကြောင်းပြန်ရှာလိုက်တော့တေဇောကနောက်ကနေပြီးတော့ကြက်စီတတ်အောင်လောင်ကျွမ်းပေးတော့အာဘောကနေပြီးဖွဲ့စည်းတဲ့ဖွဲ့စည်းတော့ခန္ဓာကိုယ်ကြီးဟာတခါတည်းတင်းလာတယ်တောင်းလာတယ်ထုံလာတယ်ကျင်းလာတယ်အောင့်လာတယ်ကြိုက်လာတယ်တခါတေဇောကလောင်ကျွမ်းပေးတာအဲဓာတ်သုံးပါးဒီမှာမြင်ဓာတ်သုံးပါးမြင်တော့ဒီတေဇောဓာတ်ကဘာကြောင့်လောင်ကျွမ်းပေးနိုင်ကြလဲလို့အကြောင်းပြန်ရှာလိုက်တော့နောက်ကဝါယောကတွန်းပေးတယ်အဲ့ဒီလိုခန္ဓာကနေပြီးဓာတ်သဘောတွေအကြောင်းအကျိုးတွေမြင်လာတဲ့သဘာဝတရားတွေဗျအဲ့ဒီလိုမြင်တော့အကြောင်းအကျိုးမြင်လာဟောပြီးပြီဓာတ်ဤသဘောကိုအကြောင်းအကျိုးမြင်လာဘယ်လိုအကြောင်းအကျိုးမြင်အော်ပထဝီသည်အာဘောကဖွဲ့စည်းပြီးလို့နုညံ့ပထဝီဖြစ်ပထဝီနဲ့အာဘောကမိသကတ္တတေဇောနဲ့ဝါယောကမိသကတ္တအာဘောနဲ့တေဇောကပဋိပက္ခတ္တပထဝီနဲ့ဝါယောကပဋိပက္ခတ္တအော်ပဋိပက္ခတ္တသိလို့ရှိလို့ခြင်းဖြစ်ပဋိပက္ခတ္တသတ်ရမှာပါလားအဲမိသကဓာတ်တက်တယ်တေဇောနဲ့ဝါယောဟာမိသကဓာတ်အာဘောနဲ့ပထဝီဟာမိသကဓာတ်ဩဓာတ်တပါးဓာတ်တပါးဟာသူ့တန်ကလွတ်တက်ပြီးနေကြပါလားဆိုတဲ့ဥစ္စာကိုအဲ့ဒီလိုဓာတ်သဘောတွေမြင်လာခဲ့မြင်လာကြတော့အကြောင်းအကျိုးရှာလိုက်တော့ဩသိပြီဒီမှာစဉ်းကျင်လိုက်တယ်ဩအကြောင်းကြောင့်အကျိုးဖြစ်တဲ့ဓာတ်သဘောတွေပဲဘယ်လိုဓာတ်သဘောတွေလဲအကြောင်းကြောင့်အကျိုးဖြစ်ပထဝီကအကျိုးတရားပထဝီအကျိုးတရားကအာဘောအကျိုးအကြောင်းပြန်လိုက်တော့အာဘောအကျိုးတရားအာဘောအကျိုးတရားကအကြောင်းပြန်လိုက်တော့တေဇောအကျိုးတရားတေဇောအကျိုးတရားကအကြောင်းပြန်လိုက်တော့ဝါယောအကျိုးတရားဩအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဓာတ်ကြီးလေးပါဒါကြောင့်မလို့အကြောင်းကင်းလို့အကျိုးတရားမဖြစ်ဘူးအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဓာတ်သဘောတွေပဲဓာတ်ကြီးလေးပါဤအကြောင်းအကျိုးမြင်တော့တာပဲဒီမှာခန္ဓာကိုယ်ကနေပြီးတော့သဘာဝမြင်တော့တာအဲ့ဒီခန္ဓာကိုယ်ကနေပြီးဓာတ်သဘောကိုအကြောင်းကြောင့်အကျိုးဖြစ်တယ်လို့ဒီလိုမြင်လိုက်တဲ့တပြိုင်တည်းထဲဟာကိုဓာတ်ကြီးလေးပါကိုလည်းသဘောအကုန်လုံးတခါတည်းကိုဓာတ်ပေါက်သွားတာအဲ့ဒီလိုဓာတ်ပေါက်သွားလိုက်တဲ့ချိန်ခါမှာတလောကလုံးဟာဓာတ်သဘောတွေကြီးဖြစ်ဓာတ်သဘောတွေကနေပြီးတော့တဆင့်ပ ဘယ်လိုမြင်လားဆင်ញင်လိုက်တယ်။အော်ဘုရားဟောတာ။ဘယ်လိုဟောတာလဲ။ဒီအပေါ်မှာကြည့်လိုက်ခန္ဓာ၅ပါးဘယ်လိုလဲ။အော်ဆင်ញင်လိုက်တယ်။အကြောင်းအကျိုးဓာတ်အကြောင်းအကျိုးမြင်လိုက်တော့ဒီပေါ်မှာဆင်ញင်လိုက်တယ်ဘယ်လိုဆင်ញင်လိုက်တယ်။အော်ဘုရားကဟောတာ။ခန္ဓာ၅ပါးကိုမသိလို့ခန္ဓာ၅ပါးကိုမကွဲလို့ဘုရားကဟောတာ။ဘယ်လိုလဲခန္ဓာ၅ပါးကဓာတ်ကြီး၄ပါးဤအကြောင်းအကျိုးပေါ်ကိုဓာတ်သဘောပေါ်ကိုခန္ဓာ၅ပါးဆင်ញင်ကြည့်လိုက်။ဘယ်လိုဆင်ញင်ကြည့်လိုက်လဲ။ဘုရားဟောတာ။ယူပဲခန္ဓာဝေရဏခန္ဓာ၊သင်ညေခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်နဲ့ခန္ဓာ။ဩ။နာမ်ခန္ဓာ၄ပါး၊ရုပ်တရားခန္ဓာ၅ပါး၊ရုပ်နာ၂ပါး။ဩ။ငါအခုမြင်နေတဲ့ဥစ္စာကြီးယူပဲခန္ဓာ။ဝေရဏဖောက်ပြန်နေတဲ့နာမ်ခန္ဓာတာကဝေရဏခန္ဓာ။သိပြီဒီမှာခန္ဓာ၅ပါးမြင်ပြီ။ဝေရဏဖောက်ပြန်လာတဲ့အချိန်နာမ်သွားပြီးသိလိုက်တာခန္ဓာလိုက်တာဝေရဏခန္ဓာ။ဝေရဏခန္ဓာဖြစ်လာမှသင်ညာကပေးနေပါလားတင်းနေတောင်းနေထုံနေကျင်းနေအောင်နေပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်နဲ့သင်ညာခန္ဓာကသင်ညာပေးဝေရဏခံစားမှသင်ညာခန္ဓာကသင်ညာပေးသင်ညာခန္ဓာကသင်ညာပေးလို့သင်္ခါရခန္ဓာကပြုတ်ပြန်ပေးဘယ်လိုပြုတ်ပြန်ပေးလဲတင်းနေလို့သင်ညာပေးလို့တင်းတာအကြီးကိုမခံစားခြင်းနဲ့ဒေါသစိတ်တွေ၊ရာဂစိတ်တွေ၊မောဟစိတ်တွေဖြစ်ကုန်အဲ့ဒါကသင်္ခါရခန္ဓာဒီစိတ်တွေဖြစ်ကုန်ပါလားဒီဝေရဏကကြည့်ပဲသင်ညာပေးတိုင်းကခံပြီးတော့တခါတည်းအတိတ်ကခန္ဓာ၅ပါးကငါမမြင်ခဲ့ဘူးခန္ဓာ၅ပါးမမြင်ခဲ့လို့သင်ညာလိမ့်လိုက်တင်းနေတောက်နေထုံနေကျင်းနေအောင်နေပူတယ်အေးတယ်လှုပ်တယ်ရွတယ်ဆင်းရဲတယ်ချမ်းသာတယ်လို့ဒီသင်ညာခန္ဓာကသင်ညာကြီးပဲသင်ညာပေးလို့မခံစားခြင်းနဲ့ဒေါသစိတ်တွေကန့်ကြီးတဲ့ရာဂစိတ်တွေမောဟစိတ်တွေဒီစိတ်တွေဖြစ်ပြီးငါအပေလေးပါဒီဝေဒနာဘောကကြီးအပေလေးပါငါရက်ဆဲပြီးတော့မိုးချောခိုင်းရတာပါလားလို့သိတာပဲတကားလေဒုက္ခသစ္စာကြီးဒီမမြင်ဘူးသစ္စာလေးပါမြင်တာဝေဒနာဘောကမြင်တာဗျအကြောင်းအဲခန္ဓာ၅ပါးမြင်ပြီဘာကြောင့်ခန္ဓာ၅ပါးမြင်လဲအကြောင်းသင်ညာလိမ့်မှသိတာမြင်တာကတော့ယူပဲခန္ဓာခံစားလိုက်တာဝေဒနာခန္ဓာသင်ညာပေးလိုက်တာကသင်ညာခန္ဓာဘယ်လိုပြင်သင်ညာပေးလဲခန္ဓာကိုမှလက်ရဲ့ချီရဲ့ကိုယ်ရဲ့ခေါင်းရဲ့ယောက်ျားရဲ့မိန်းမရဲ့ဒီလိုသင်ညာပေးတယ်ဓာတ်ကြီးလေးပါပေါ်မှာလဲတဲ့သင်ညာပေးတယ်တင်းနေတောင်းနေထုံနေကျင်းနေအောင်နေပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ကြိုက်တဲ့ဒီလိုသင်ညာပေးဒီလိုသင်ညာပေးလိုက်တော့တင်းနေလို့သင်ညာပေးတော့တင်းတာကြီးမခံစားခြင်းဘူးဒေါသဖြစ်သွားတာကြိုက်တယ်လို့သင်ညာပေးတော့ကြိုက်တာကြီးကိုဆွဲလန်းသွားတာအယူမှားသွားတာပဲတခါတည်းကိုမခံစားခြင်းနဲ့ဒေါသတည်းစေသင်္ခါရခန္ဓာတွေစိတ်တွေယာကစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဖြစ်တာအဲ့ဒါသင်္ခါရခန္ဓာခေါ်တယ်အဲ့ဒီဟာဘာလဲတဲ့ဖြစ်ပြက်သွားတဲ့စိတ်ဝိညာဏံလေးကတော့ခံစားပြီးပြက်သွားတယ်သိပြီးပြက်သွားသိပြက်သွားသိပြီးဒီမှာခန္ဓာ၅ပါးကိုဟောခန္ဓာ၅ပါးဟာဖြင့်မြင်တာကတော့ယူပဲခန္ဓာခံစားလိုက်တာကဝေဒနာခန္ဓာသင်ညာပေးလိုက်တာအမှတ်သင်ညာပေးလိုက်တာအမှတ်မှသင်ညာပေးလိုက်တာကသင်ညာခန္ဓာပြုတ်ပြင်းစီရင်ပေးလိုက်တာကသင်္ခါရခန္ဓာကယာကစိတ်ဒေါသစိတ်မောဟစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဝိညာဏံလေးတော့သိပြက်သိပြက်သိပြက်သိပြက်သူသဘောနဲ့သူဆိုအော်ခန္ဓာ၅ပါးသူသဘောသူဆောင်းနေရတယ်အကြောင်းကြောင့်အကျိုးဖြစ်နေဟောသိပြပြီဒီမှာခန္ဓာ၅ပါးအကြောင်းအကျိုးမြင်ပြဘာကြောင့်အကြောင်းအကျိုးလဲခန္ဓာ၅ပါးဟာယူပဲခန္ဓာကြီးလဲသတ်သတ်ဝေဒနာသတ်သတ်တင်ညာသတ်သတ်သင်္ခါရသတ်သတ်ဝိညာဏသတ်သတ်သူသဘောသူဆောင်းရအကြောင်းနဲ့အကျိုးဖြစ်တယ်ဒီယူပဲခန္ဓာယုတ်တရားကြီးရှိလို့အတုပယုတ်တရားကြီးရှိလို့ဝေဒနာရှိဝေဒနာရှိလို့တင်ညာရှိတင်ညာရှိလို့သင်္ခါရကပြုတ်ပြင်ပေးသင်္ခါရကပြုတ်ပြင်ပေးတယ်ဝိညာဏကတော့သိပြသိပြသိပြသူသဘောသူလုံးအော်နာခန္ဓာ၄ပါးကလည်းသူ့လုံးသူလုံးကြယူပက်ခန္ဓာကြီးကလည်းသူ့လို့သူ့လို့သူ့သဘောသူဆောင်ရယူပက်ခန္ဓာကလည်းသတ်သဝေရဏသတ်သတင်ညာသတ်သသင်္ခါရသတ်သဝိညာဏသတ်သနာခန္ဓာ၄ပါးယုတ်တရခန္ဓာ၅ပါးယုတ်နာတရားတထတိဖြစ်ပြီးတထတိချုပ်ဟောသိပြီကွဲလည်းသွားပြီနာခန္ဓာ၄ပါးလည်းကွဲယူပက်ခန္ဓာကြီးလည်းကွဲသူ့သဘောသူလောက်ကြတယ်အကြောင်းနဲ့အကျိုးကဘယ်လိုလဲဩယူပက်ခန္ဓာယုတ်တရားကြီးအကျိုးတရားယုတ်ကြီးဒီအကျိုးတရားကအကြောင်းပြန်လိုက်တော့ဝေရဏအကျိုးတရားဝေရဏအကျိုးတရားကအကြောင်းပြန်လိုက်တော့တင်ညာအကျိုးတရားသင်ညာအကျိုးတရားကအကြောင်းပြန်လိုက်တော့သင်္ခါရကအကျိုးတရားသင်္ခါရအကျိုးတရားကအကြောင်းပြန်လိုက်တော့ဝိညာဏအကျိုးတို့ခံစားတဲ့ခန္ဓာသိပြသိပြသိပြသိပြအော်နာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးကလည်းအကြောင်းနဲ့အကျိုးအကြောင်းကြောင့်အကျိုးဖြစ်နေတယ်ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဒါပဲရှိနာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်လို့မကြည့်ဘူးကဘာလာဇတ်တည့်တဲ့ကခန္ဓာ၅ပါးကမသိခဲ့ဘူးခန္ဓာ၅ပါးလည်းမမြင်ခဲ့ဘူးခန္ဓာ၅ပါးလည်းမသိခဲ့ဘူးယုတ်နံကိုလည်းမသိခဲ့ဘူးပညာပရမတ်လည်းမကွဲခဲ့ဘူးသဘာဝတရားလည်းသဘာဝသစ္စာကိုသဘောတရားလည်းမသိခဲ့ဘူးမသိရတော့ခန္ဓာ၅ပါးကိုမမြင်ခဲ့ပါလား။ဩဖယားဟောထားတဲ့တရားတက်မှန်ပါလား။အဲ့တော့မသိတော့ခန္ဓာ၅ပါးတဲ့အပိုင်းပြကွဲသွားတယ်။ခန္ဓာ၅ပါးတဲ့အကြောင်းအကျိုးသိတာ။ခန္ဓာ၅ပါးကိုသင်ညက်ခန္ဓာသင်ညာလိမ္မာကိုသိ။သင်ညက်ခန္ဓာသင်ညာလိမ္မာသိတော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်လို့ဒီလိုသိ။ခန္ဓာ၅ပါးဖြစ်လာတဲ့ခန္ဓာ၅ပါးပြက်တယ်လို့ဒီလိုသိလာလိုက်တဲ့တပြိုင်နဲ့တည်းဒီပေါ်မှာခန္ဓာ၅ပါးတော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြက်တယ်ဆိုတော့သိနေတယ်ဒီမှာခန္ဓာ၅ပါးဖြစ်နေတယ်ပြစ္ဆုတ်ပါတဲ့တယ်လေဝေဒနာတွေရတယ်ဝေဒနာရနေတယ်ခန္ဓာ၅ပါးဖြစ်နေတယ်ဝေဒနာတော့တဏှာမကူတော့သိပြီစိတ်တွေကိုဝေဒနာတဏှာမကူတော့ ဝေဒနာတဏမကုတ်တာအကြောင်းအကျိုးပြန်ရှာလိုက်ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးဖြစ်တယ်ဆိုတော့ဝေဒနာရင်းရတယ်ခန္ဓာ၅ပါးသိနေတဲ့စိတ်ကိုခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြစ်တယ်လို့ဒီလိုသိတဲ့စိတ်ကခန္ဓာ၅ပါးဖြစ်နေပြီခန္ဓာ၅ပါးကိုလွတ်ရမယ်ခန္ဓာ၅ပါးကိုလွတ်ရမယ်အတိတ်ကိုလည်းလွတ်ရမယ်ပစ္စုပန်လွတ်ရမယ်အနာကလွတ်ရမယ်ယူပခန္ဓာကိုလည်းလွတ်ရမယ်ဝေဒနာလွတ်ရမယ်တင်ညာလွတ်ရမယ်သင်္ခါရလွတ်ရမယ်ဝိညာဏလွတ်ရမယ်နံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးကိုလွတ်မြောက်သွားတဲ့စိတ်ဝိမုတ်တိစိတ်ဖြစ်ရမယ်စိတ်ကလေးပြောတာအဲ့တော့ဒီခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြစ်တယ်ဆိုတော့မလွတ်သေးစိတ်ကဒီခန္ဓာ၅ပါးဘာကြောင့်ဖြစ်တယ်လဲဆိုတော့ဩအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းဘယ်အကျိုးလဲနာအကြောင်းယုတ်အကျိုးအကြောင်းအကျိုးဖြစ်နေတဲ့သဘာဝပဲနာအကြောင်းယုတ်ကအကျိုးယုတ်ကအကြောင်းနာကအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဆိုတာချုပ်တယ်ဒါပဲသိတယ်ဆိုတော့ခန္ဓာ၅ပါးလွတ်သွားဘယ်လိုခန္ဓာ၅ပါးလွတ်ဓာတ်ကြီးလေးပါပေါ်ကနေပြီးတော့တင်တာပေါ်လဲခန္ဓာ၅ပါးမသိတော့ခန္ဓာ၅ပါးလွတ်သွားလက်ဥတော့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြစ်တယ်မြင်လိုက်ပြန်လဲခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြစ်တယ်ဒါပဲသိနောက်ကြတော့ဓာတ်ကြီးလေးပါပေါ်ကခန္ဓာ၅ပါးမြင်လာတယ်ခန္ဓာ၅ပါးမြင်လာတော့အကြောင်းနဲ့အကျိုးပါလားနာအကြောင်းယုတ်အကျိုးယုတ်ကအကြောင်းနာကအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးသာချုပ်ဒါပဲသိလိုက်တော့ဓာတ်ကြီးလေးပါပေါ်ကနေပြီးခန္ဓာ၅ပါးပေါ်ကနေပြီးအကြောင်းအကျိုးမြင်တယ်အကြောင်းအကျိုးအကြောင်းသင်ညာသမှုတရားအကျိုးတရားအကျိုးဖြစ်နေတဲ့ຢາກစိတ်ဒေါသစိတ်မောဟစိတ်ဖြစ်တယ်သင်္ခါရခန္ဓာတွေကဘာလဲဒုက္ခသစ္စာပဲဒါကသင်ညာလိန်ရင်းကြောင့်မို့လို့သင်ညာကနေပြီးတော့မျက်စိဘောက်ကလည်းသင်ညာကလိန်တယ်နားဘောက်ကလည်းအသံဘောမှာသင်ညာကလိန်တယ်အနံ့ဘောမှာသင်ညာကလိန်တယ်ရာသာအယုတ်ပေါ်မှာလည်းတင်ညာလိမ့်တယ်အတွေ့အယုတ်ပေါ်မှာလည်းတင်ညာကလိမ့်လိုက်တယ်ဓမ္မအယုတ်ပေါ်မှာလည်းတင်ညာကလိမ့်လိုက်တယ်မဟာဘုဒ္ဓကြီးလေးပါပေါ်မှာလည်းတင်ညာကလိမ့်လိုက်တယ်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ဆင်းရဲတဲ့ချမ်းသာတဲ့နဲ့တင်ညာကလိမ့်နေတင်ညာလိမ့်မှသိပြီသခိုးသိတာပဲတခါတည်းဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ငါအတိတ်ကလာတော့မသိခဲ့လို့ဒီဝေဒနာဘောကနေပြီးတော့သေဂာနိဆဲဆဲဒီဝေဒနာကနေပြီးတော့ငါအပယ်လေးပါဆင်းပြီးတော့အဲလေးပဲထောက်ပြီးတော့မိုးကြောက်ခိုင်းရတော့ခွေးတို့ဝက်တို့နွားတို့ကြက်တို့ရေတဲ့ငါးတွေဖြစ်နေရပါလားလို့သိတော့တာပဲတခါတည်းဒုက္ခသစ္စာကြီးဒီပေါ်မှာသစ္စာလေးပါမြင်တာဗျ။အဲဒီဝေဒနာဘောကနေပြီးတော့အကြောင်းကြောင့်အကျိုးဖြစ်တယ်လို့ဒီတစ်ခါတည်းသိတော့တာ။ဘာကြောင့်လဲတဲ့အကြောင်းအတရားနာအကြောင်းကြောင့်ယုတ်အကျိုးဖြစ်တယ်ဆိုတဲ့သိတော့တာပဲအကြောင်းတရားအကျိုးတရား။အဲခန္ဓာ၅ပါးဘောကနေပြီးနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးကာလသုံးပါးဒီလိုမြင်သွားတာပဲ။အဲဒီလိုမြင်သွားတော့တခါတည်းအတိတ်ယုံနာပြစ္ဆုတ်ပါယုံနာအနာဂတ်ယုံနာတခါတည်းအကုန်သိတော့တာ။တဘောကလုံးအကုန်သိတော့တာ။စိတ်တယ်စိတ်တယ်။ဒီလိုသိလိုက်တဲ့ဒီပိုင်းနဲ့ထဲတဲ့ခန္ဓာ၅ပါးပေါ်ကနေပြီးအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်လာတယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ခန္ဓာ၅ပါးလွတ်သွားဗဟိတကြပြန်တော့လေဟောဘယ်လိုမြင်လာတယ်မျက်စိနဲ့အစင်းနဲ့ပေါက်ဆုံးလိုက်တဲ့အချိန်ကဩအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါပဲသိတော့အသားနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါပဲသိတော့နှာခေါင်းနဲ့အနားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လျှာနဲ့ရသနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့မနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့လို့ဆိုတာဟောကာလသုံးပါးလွတ်မြောက်သွားခန္ဓာ၅ပါးလည်းလွတ်မြောက်သွားခန္ဓာ၅ပါးလွတ်တယ်ဒါကြောင့်မလို့အရိယသူတော်ကောင်းများဟာအတိတ်ကာလပစ္စုပန်ကာလအနာဂတ်ကာလအတိတ်ယုံနာပစ္စုပန်ယုံနာအနာဂတ်ယုံနာယုံနာပြောတာကဘာလဲအတိတ်ခန္ဓာပစ္စုပန်ခန္ဓာအနာဂတ်ခန္ဓာခန္ဓာ၅ပါးအဲအတိတ်တန်ရောစဉ်ပြစ္ဆုတ်ပါတန်ရောစဉ်အနာကတန်ရောစဉ်တန်ရောစဉ်၃ပါးအဲ့ဒီတန်ရောစဉ်၃ပါးခန္ဓာ၅ပါးလွတ်မြောက်သွားလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့အတိတ်တန်ရောစဉ်နဲ့ပယ်ပြီးသားပြစ္ဆုတ်ပါတန်ရောစဉ်နဲ့ပယ်ပြီးသားအနာကတန်ရောစဉ်နဲ့ပယ်ပြီးသားအတိတ်ခန္ဓာပြစ္ဆုတ်ပါခန္ဓာအနာကခန္ဓာလည်းလွတ်မြောက်သွားတယ်အတိတ်ကာလပြစ္ဆုတ်ပါကာလအနာကကာလလည်းကာလ၃ပါးလည်းလွတ်မြောက်သွားတယ်အဲ့ဒါမှဘာလဲတဲ့လွတ်မြောက်သွားတဲ့ခန္ဓာ၅ပါးလွတ်သွားတဲ့စိတ်ကလေးကဘာလဲတဲ့ဝိမုတ်တိစိတ်အဲ့ဒီစိတ်မှနေပါကိုလို့ခေါ်တယ်မိနေတဲ့တရားမျိုးမဟုတ်ဘူးမိနေရင်တော့မောဟအဲဒီလိုမဲ့ပညာဖို့ပညာဒီလိုသိမှမှမိနေတာဒီပေါ်နှုံတော့ပါဗျာအဲ့တော့ဒကာဒကမများလည်းကျင့်တဲ့ယောဂီတွေမမေ့ကြနဲ့မေ့လို့ရှိရင်တော့မောဟပဲသေတာနည်းဆက်တဲ့နတ်ပြေသွားရင်ဘယ်စိတ်နဲ့သွားမလဲမြမ20သွားရင်ဘယ်စိတ်နဲ့သွားမလဲနေပါသွားတာလည်းစိတ်ပဲမြမသွားတာလည်းစိတ်ပဲနတ်ပြေသွားတာလည်းစိတ်ပဲလူပြေသွားတာလည်းစိတ်ပဲစိတ်ပဲအသိနဲ့ကြီးပဲအသိဆိုတာဘာလဲအသိတလုံးအမြတ်ဆုံးတယ်ဗျာဟောအဲ့ဒါပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိတယ်တလောကတလုံးဘာရှိတော့လဲတဲ့မျက်စိကလည်းအယုံမှမှုကိလေသာမရှိတော့ဘူးအတိတ်ယုံမှချင်းပြစ်ဆုတ်ပါယုံမှချင်းအနာကယုံမှချင်းအတိတ်သာရောစဉ်ပြစ်ဆုတ်ပါသာရောစဉ်အနာကသာရောစဉ်ဘာကြောင့်အတိတ်သာရောစဉ်ပြစ်ဆုတ်ပါသာရောစဉ်အနာကသာရောစဉ်ဘာကြောင့်လွတ်တယ်လဲလို့ဆိုတော့အကြောင်းအလျော်စွာတက်ခိုက်တိုင်းတက်ခိုက်တိုင်းတကား6ပေါက်ကအာယုံ6ပါးနဲ့တက်ခိုက်တိုင်းတက်ခိုက်တိုင်းအချင်းပေါ်မှာလဲ မြင်လိုက်တဲ့အချိန်ခါမှာမိမမမြင်ယောက်ျားမမြင်ဘူးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အသားပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အနံ့ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ရသားဤရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အတွေ့ရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဓမ္မရုပ်ပေါ်မှာလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဆိုတော့ပစ္စုပန်တဲ့တယ်လေအေကောဓမောတခုဒီလေးဖြစ်ဖယားဟောတာလားအေကောဓမောတဲ့ဘာကိုအေကောဓမောလဲအေကောဓမောဆိုတာတခုဒီတယ်အဲအဲ့ဒီလိုအေကောဓမောတခုဒီတဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးတဲ့ချုပ်တယ်ဆိုတော့မျက်စိဘောက်ကအသင်းပေါ်မှာယာကဒေါသမောဟဆိုတဲ့အပယ်လေးပါဆင်းတဲ့ပိတ္တာရယ်ငရဲရယ်တိရစ္ဆာန်ရယ်ဖြစ်ပါအောင်မလားဒါကြောင့်မလို့ငါအပယ်လေးပါလွတ်ပြီလို့သိတာအပယ်တကားငါပိတ်ပြီလို့သိတာမျက်စိဘောက်ကနေပြီးအပယ်တကားငါလွတ်သွားပြီမျက်စိဘောက်ကအသင်းပေါ်ကနေပြီးငါတိရစ္ဆာန်မဖြစ်တော့ဘူးငရဲမခံရတော့ဘူးပိတ္တာမဖြစ်တော့ဘူးလို့အဲ့ဒီလိုအကြောင်းအကျိုးမြင်ပြီးတော့အကြောင်းသမှုတရားအကျိုးယုံနာဒုက္ခသစ္စာကြီးကိုမြင်လို့အကြောင်းသမှုတရားတင်ညာကိုပယ်လိုက်တဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လို့သိလိုက်တော့အဲ့ဒါလွတ်သွားပြီခန္ဓာ၅ပါးလွတ်သွားပြီအဲ့ဒါပါလေတဲ့သောတာပန်သောတာပန်သောတာပန်သောတာပန်သိသိမဟုတ်ဘူးဗျာအကြောင်းအကျိုးပြတ်တဲ့သောတာပန်ကြီးအဲ့ဒီအကြောင်းအကျိုးပြတ်တဲ့သောတာပန်ကြီးဟာဒါကြောင့်မလို့အကြောင်းအကျိုးပြတ်တဲ့အဋ္ဌပတိမဟာသောတာပန်ကြီးဆိုတာအဲ့ဒါအကြောင်းအကျိုးဓာတ်သဘောတွေလည်းမြင်လာတယ်ဓာတ်ဤသဘောလည်းမြင်လာတယ်ခန္ဓာဤသဘောလည်းမြင်လာတယ်အကြောင်းအကျိုးကိုတခါတည်းကိုနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးအကြောင်းအကျိုးကိုတခါတည်းမြင်တော့တာအဲ့ဒီတော့မှအစ္ဆတတဏ္ဍာကပြစ်လိုက်တဲ့ဥစ္စာနာအကြောင်းယုတ်အကျိုးနာအကြောင်းယုတ်အကျိုးဆိုတာအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်မဟာဘုဒ္ဓတကြီးလေးပါးကဘောကနေပြီးနာအကြောင်းယုတ်အကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဗဟိတကနေပြီးယုတ်အကြောင်းခံပြီးမှနာကအကျိုးလူခံစားတယ်ယုတ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အဲ့ဒါယုတ်အကြောင်းခံပြီးမှနာကခံစားတာအဲ့ဒါကဘာလဲတဲ့ယုတ်နာအစ္ဆတတဏ္ဍာကမဟာဘုဒ္ဓတကြီးလေးပါးဖောက်ပြန်နေတဲ့နာကဝေဒနာခံစားနေတာနာငါအကြောင်းယုတ်ကဖောက်ပြန်နေတဲ့သဘောကအကျိုးအဲ့ဒါကနာယုတ်ဗဟိတမှာခံစားနေတဲ့ဥစ္စာယုတ်ယုတ်ချင်းထိကြိုက်ပြီးမှနာငါသိလိုက်တဲ့ဥစ္စာပါယုတ်ကအကြောင်းခံပြီးတော့နာငါခံစားတာယုတ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးလာချုပ်တယ်ဒါပဲရှိဟောလွတ်သွားရောခန္ဓာ၅ပါးဖြစ်တော့ယာကခန္ဓာဒေါသခန္ဓာမောဟခန္ဓာအပယ်လေးပါသွားတဲ့ခန္ဓာတွေမချုပ်ဘူးအဲ့ဒါကြောင့်မလို့မဟာသောတာပန်ကြီးများဟာယာကစိတ်ဒေါသစိတ်မရှိတော့ဘူးအစင်ပေါ်မှာဒုက္ခဒုက္ခလည်းဒီမှာလွတ်ထွက်သွားတယ်ခန္ဓာ၅ပါးလွတ်သွားတယ်အဲခန္ဓာငါးပါးလွတ်တာအဲ့ဒါပါလေတဲ့နံပြက်ပဲရှိသေးတယ်အထင်ညာအထင်ညာကနေပြီးတော့တက္ကရာကမများအခုမဟာသောတာပန်ကြီးများဟာဖြင့်မျက်စိကနေပြီးတော့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာယသတိပ္ပံကာယနှုတ်ပန္နနာဖြစ်သမထဝိပဿနာသမာဓိနဲ့ပညာတဲ့အဲသမာဓိပညာဆိုတော့ပါလေတဲ့နံတရားဟာဖြင့်စိတ်ကလေးဟာမပြောင်းမလွှဲတော့ဘူးအေကောဓမောတခုတည်းတည်းတည်နေတာဘယ်လိုတည်နေသလဲတဲ့ကာယသတိပ္ပံကာယ ानु ပဒနာသမထာနဲ့ဝိပဿနာသမာဓိပညာသမာဓိပညာဆိုတာအဆုံးပေါ့လေအဲ့တော့မျက်စိနဲ့အကြောင်းအားဆိုတာဓာတ်ကြီးလေးပါးပေါ်မှာလဲအကြောင်းတရားအကျိုးတရားဆိုတော့တင်းလာတဲ့တောင့်လာတဲ့မဟာဘုဒ္ဓဓာတ်ကြီးလေးပါးဖောက်ပြန်လဲတယ်အကြောင်းအကျိုးဖြစ်လာတယ်လို့အကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာဓာတ်ကြီးလေးပါးပေါ်မှာလဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒီလိုသိအာယုံကအာယုံ6နဲ့တိုက်ခိုက်လိုက်တဲ့အချိန်ခါအစစ်တစ်ခုပေါ်လာတဲ့မျက်စိနဲ့တိုက်ခိုက်လိုက်တဲ့အချိန်ခါအကြောင်းအကျိုးဖြစ်လာတယ်လို့သိလိုက်တာကသမာဓိ။နာလေးမပြောင်းမလွှဲတော့ဘူးတခုတည်းတဲ့အေကောဓမောတခုတည်းတည်နေ။အကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိ။အကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာ။နားနဲ့အသာနဲ့ကြားလိုက်တဲ့အချိန်ခါအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိ။အကြောင်းအကျိုးချုပ်တဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာ။နှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာကသမာဓိစိတ်ကလေးမပြောင်းတော့ဘူးဒါတခုတည်းအေကောဓမောအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာကဝိဇ္ဇာပညာလျှာနဲ့ရတာနဲ့စားလိုက်တဲ့အခါအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာမနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တယ်လို့သိလိုက်တာသမာဓိအကြောင်းအကျိုးချုပ်တယ်လို့သိလိုက်တာဝိဇ္ဇာပညာသမာဓိပညာတက္ကະ၆ပေါက်ကအာယုံ၆ပါးကာယသတိပဋ္ဌာန်ကာယ ानु ပဒနာသမထဝိပဒနာသမာဓိပညာပြည့်စုံသွားမျက်စိပေါက်ကလည်းအစင်ပေါ်မှာသီလသမာဓိပညာပြည့်စုံသွားပြီအနံပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအနံပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီရာသာဤရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအတွေ့ရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီဓမ္မရုပ်ပေါ်မှာလည်းသီလသမာဓိပညာပြည့်စုံသွားပြီအဲ့ဒါမှသောတာပန်ခေါ်တယ်သီလသမာဓိသီလလုံသွားပြီသမာဓိတည်ကြည်ပြီပညာဖြစ်ပြီအဲ့ဒါမှအရိသီလခေါ်တယ်အရိယသီလခေါ်တယ် မနေ့၅ဘာညာ၅ဘာအော်ခဲ့ခိုးနေတဲ့ဥစ္စာအဲ့ဒါဓမ္မထာခေါ်တယ်အဲသံဃာတော်အရှင်မြတ်ကြီးနေစကိတဝါတိတဝိသုကဒါသနာမာလာကန္တဝိလိပနဓာရဏမာနနာဝိပုရဏဌာနာဝေရမဏိသိခဗရန္ဓမာတိယာမိလို့ဒီလိုသွားပြီးတော့ခံယူလိုက်တဲ့ဥစ္စာအဲ့ဒါဓမ္မထာခေါ်တယ်အဲ့ဒါကနိဗ္ဗာန်ဘယ်တော့မှမရဘူးအဲအဋ္ဌိသီလဆိုတဲ့အဋ္ဌိစိတ်တဆိုတဲ့ဥစ္စာကအဲဒါကနိဗ္ဗာန်ရတယ်ဘာကြောင့်လဲတဲ့သီလသမာဓိပညာအဲ့ဒါကမှအဲလောကုတ္တရာသီလခေါ်တယ်အဲ့ဒါမှနိဗ္ဗာန်ရတယ်ဗျာအဲ့ဒီလိုသီလလုံးမှနိဗ္ဗာန်ရမယ်အဲ့ဒါပါလေတဲ့အဲ့ဒီလိုဆိုတာမဟာသောတာပန်ကြီးခေါ်တယ်အဲမဟာသောတာပန်ဆိုတာကအထင်းညာနံပြက်ဘာကြောင့်လဲတဲ့တကား6ပောက်ကအာယုံ6ပောက်ခါပြစိတ်တသင်္ခါရတွေချုပ်ကုန်မိမမမြင်ယောက်ျားမမြင်ဘူးဒါတွေမရှိတော့ဘူးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးနားပောက်ကလည်းစိတ်တသင်္ခါရတွေချုပ်နှာခေါင်းကလည်းစိတ်တသင်္ခါရတွေချုပ်စိတ်တွေမဖြစ်တော့ဘူးမဖောက်မပြန်တော့ရတာရုပ်ပေါ်မှာလည်းစိတ်တသင်္ခါရတွေချုပ်အတွေ့ရုပ်ပေါ်မှာလည်းစိတ်တသင်္ခါရတွေချုပ်ဓမ္မရုပ်ပေါ်မှာလည်းစိတ်ဓာတ်သင်္ခါရတွေချုပ်အကုန်လုံးချုပ်ကုန်ပြီ။ဘာကြောင့်ချုပ်တယ်လဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒါတခုတည်းဖြစ်နေလို့ဒါကြောင့်မလို့ဖြစ်ပြက်နာဖြစ်ပြက်ဆုံးသွား။နာဖြစ်ပြက်စေသက်သိတွေဆုံးသွား။အဲ့ဒါမှသောတာပန်လို့ခေါ်တယ်။အဲဘယ်တော့မှအပယ်မစင်းတော့ဘူး။ငါအပယ်လွတ်ပြီလို့အဲ့ဒါအထင်ညာသောတာပန်ပယ်ဖို့ပယ်နေ။ဘာပယ်လဲတဲ့အကြောင်းသင်ညာကိုပယ်လိုက်တာ။အကြောင်းသင်ညာပယ်လိုက်တော့အကျိုးတရားတွေဖြစ်တဲ့ယာကစိတ်သောတာစိတ်သင်္ခါရခန္ဓာတွေမဖြစ်တော့ဘူးအချုပ်ကုန်။အဲ့ဒါပါလေတဲ့သောတာပန်ပယ်တဲ့ပညာကဘယ်ပညာပယ်လဲတဲ့ခေါ်သမုတ်ထားတဲ့မိစ္ဆာဒိဋ္ဌိအမှတ်မှအယူမှအစွဲမှမရှိတဲ့ဟာကြီးကိုမရှိပညာကြီးကိုပယ်လိုက်မိမယောက်ျားငါနာတယ်ငါကြိုက်တယ်ငါထုံတယ်ခွေးသံဝက်သံဘဲသံကြက်သံဒါတွေမရှိတော့ဘူးပယ်လိုက်ပြီမရှိပညာကိုပယ်လိုက်ရှိတဲ့ ਪਰ မတ္ထသဘာဝကိုအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒါတခုတည်းပဲရှိတော့ပယ်လိုက်ရအဲသောတာပန်ဖြစ်သွားပြီစိတ်တွေစိတ်တွေပြောတာဥပစင်ကျင့်လာတာပြောတာနော်အဲကြာကြာကျုပ်ပါများတော့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်သမာဓိရတယ်ကောင်းလားကောင်းလာတဲ့အချိန်ခါကျတော့တက္ကရာကမာများအဲဘယ်လိုမြင်လာတဲ့စိတ်အမြင်သဘောအမြင်မနှောအမြင်မြင်လာမျက်စိကြီးမှိတ်ထားတာပဲမျက်စိကြီးမှိတ်ထားလိုက်တဲ့အချိန်ခါကျတော့ဒိဋ္ဌိသတ်တယ်တဏှာသတ်တယ်ဒိဋ္ဌိကဘယ်မှာသတ်လဲမဟာဘုတ်ဓာတ်ကြီးလေးပါရုပ်ဝေဒနာပေါ်မှာတော့ဒိဋ္ဌိပြုတ်သွားပြီအယူမအမှားမှပြုတ်သွားပြီကိလေသာနှစ်ပါးသတ်လိုက်သေသွားပြီအကြောင်းအကျိုးအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့သိသွားပြီဒိဋ္ဌိပြုတ်သွားပြီအယူမအမှားမှလည်းမရှိတော့အဲတခါတစင်ကိုရအောင်ဆိုရနံပြက်ကနေပြီးတော့တခါဘယ်ကိုမလဲနံပြက်တဲ့ရုပ်ပြက်တဲ့ဘုရားဟောတာနံပြက်ကနေပြီးရုပ်ပြက်ကိုရအောင်ဆိုရသောတာပန်များသမာဓိကနှစ်ကြသားလောက်ရှိနှစ်ကြသားလောက်ကသမာဓိကကောင်းလိုက်တော့တလောကလုံးမှာဘယ်လိုဖြစ်လာတဲ့သမာဓိအချိန်စိတ်ကလေးကတခုတည်းတည်းဖြစ်နေတော့သမာဓိကောင်းတော့စိတ်ကလေးကတင်းငိမ့်လာတော့စိတ်ကလေးမနောစိတ်ကလေးကနေပြီးတပြက်ပြက်ကြီးထွက်လာစိတ်ထဲကကြီးထွက်လာတလောကတလုံးအကြည့်တကြည့်ထုံးပြိုင်ထုံးပြလိုက်တဲ့တပြိုင်တည်းထဲတဲ့ခန္ဓာကိုယ်ကြီးဟာကိုတခါတည်းမှန်နဲ့မြင်ရတယ်မြင်လားဘယ်လိုမြင်ရလဲကိုယ်ခန္ဓာကိုယ်ကြီးကိုကြည့်လိုက်တယ်အာကြည့်တွေ့ဘယ်လိုမြင်လာလဲနံပြက်ကနေပြီးတော့ကပရိမျက်စိဖွင့်ကြည့်တယ်လို့သမာဓိအရင်ယောက်တကြီးကထုံးပြိုင်ထုံးပြလိုက်တော့ခန္ဓာကိုယ်ကြီးကိုတခါတည်းကိုအခလိချထားတော့မြင်ရတော့ခန္ဓာကိုယ်ကြီးကိုငယ်တည်းကသမင်ပင်ပင်ပူပေါက်တာမြင်ရတယ်ကြောကုန်းမှာမွှင်းရင်းလေးနဲ့ပင်ပင်ပူပေါက်တာလည်းမြင်ရမျက်စိမှိတ်ထားပြီ။အဲ့ဒီခန္ဓာကိုယ်ကြီးကိုယ်ယုတ်ကြီးကိုမှန်နဲ့မြင်ရတယ်လို့တခါတည်းကပရိမျက်စိဖွင့်ကြည့်တယ်လို့သဘောအမြင်မနှော့အမြင်စိတ်အမြင်မြင်ရတော့ဘယ်လိုမြင်ရလဲတဲ့ကြည့်လိုက်တဲ့အချိန်မှာကိုယ်ခန္ဓာကိုယ်ကြီးကဘယ်လိုမြင်လာတဲ့ရင်မြုပ်ရင်ဆိုင်ခဲကြီးကိုဆူပွက်ပြီးတခါတည်းပေါ်လာတာခန္ဓာကိုယ်ကြီးကအသုဘကြီးပေါ်လာမြင်လာပြီမြင်လာတဲ့အချိန်ကအော်ခန္ဓာကိုယ်ကြီးကအမလီစီကျဲအိုးကြီးများဆူတက်တယ်လို့ပါလားရင်မြုပ်ရင်ဆိုင်ခဲကြီးကိုဆူပွက်လာပါလားဒီလိုသိလားသိလာပြီနံပြက်ကိုချိန်နှိမ့်လိုက်ပြီရုပ်ပြက်ကိုသွားပြီနံလေးညှော့ပြန်ရုပ်ပြက်ကိုပြီတဏှာသတ်ပြီဒိဋ္ဌိသတ်တယ်တဏှာသတ်တယ်ဒိဋ္ဌိကဘယ်လိုသတ်သွားဖို့တဏှာသတ်သွားဖို့အဲ့ဒီဟာဒီလိုသိပါမှတရားပြရင်ဒီလိုဒိဋ္ဌိသတ်ကဘယ်လိုတဏှာသတ်ကဘယ်လိုဒီလိုမှမသိလို့ရှိရင်ဘယ်လိုလုပ်ပါတဏှာဘယ်မှာသတ်တယ်လဲဒိဋ္ဌိဘယ်မှာသတ်တယ်လဲဒီလိုစိတ်တွေကိုသိပါမှဒီလိုစိတ်တွေမှမသိလို့ရှိရင်တရားဘယ်တော့မှမရဘူးလို့မှဘာကြောင့်လဲတဲ့တဏှာသတ်ကဘယ်ကိုသတ်တယ်လဲဒိဋ္ဌိသတ်ကဘယ်လိုလဲအခုတဏှာသတ်ကိုကိုးပြီကပရိမျက်စိဖွင့်ကြည့်တယ်လို့တခါတည်းကိုအလင်းရောင်ဓာတ်ကြီးကထွန်ပြတယ်စိတ်အကြည့်သဘောကမနှောအကြည့်ထွက်ကြည့်တာစိတ်ထဲကကြည်တာပမာရီကကောင်းတာကိုအေကောဓမောတခုတည်းတဲ့စိတ်ကလေးမပြောင်းမလွှဲဘူးဒီစိတ်ကလေးကတခုတည်းတဲ့ဖြစ်နေတော့ဒီပေါ်မှာလည်းပဲပါလဲတည်ကြည်မှုစိတ်ကလေးကတည်ကြည်နေတော့ညာကဒေါသမောဟဒီစိတ်တွေမရှိတော့အဲ့ဒီစိတ်တွေမရှိတော့နံကလေးကအနတ်ကြည်လင်တောက်ပတ်တယ်ကြည်လိုက်တဲ့ခန္ဓာကိုယ်ကြည်လိုက်တဲ့ထိန်ထိန်ကျဲနေတာစိတ်အကြည့်ဟိုသဘောအကြည့်မနှောအကြည့်စိတ်အကြည့်အဲ့လိုမြင်ရတော့မြင်လိုက်တဲ့အချိန်ကခန္ဓာကိုယ်ကြီးကရေမြုပ်ရေဆိုင်ခဲကြီးကိုစူပွက်တာမြင်တယ်။ဒီရေမြုပ်ရေဆိုင်ခဲကြီးစူပွက်တာမြင်ပြီးချုပ်သွား။ချုပ်သွားပြီးဘယ်လိုပေါ်လာလဲ 10ရက်15ရက်ထားတယ်မသားကြီးလို့ခန္ဓာကိုယ်ကြီးကမှန်နေကိုမြင်ရတယ်လို့ကိုယ်ခန္ဓာကိုယ်ကြီးကမျက်ခွက်ကြီးကလည်းသဘောတော့ကြည့်တယ်ရှာကြီးတွေထွက်ပိတ်ကြီးတွေဟောင်းလာဦးတွေအသေးတွေအာအတိုင်းသာမြင်ရတော့အဲ့ဒီလို့မြင်လာတော့ဟာဘယ်မှာတော့ကိုယ်ခန္ဓာကိုယ်ကြိတ်တယ်ဘယ်မှာတော့အောင်ထောင်းငါအတိတ်ကလာတော့ငါကိုယ်ငါချောတယ်ထင်းနေအောင်ထောင်းရဲ့လို့ငါထင်းနေဘယ်မှာတော့အာသူပါယူပါလားအပုံကြီးပါလားအဲဒါကြီးမြင်ရပြီရေမြုပ်ရေဆိုင်ခဲကြီးလို့စူပွက်ပြီးချုပ်သွားဆယ်ရက်15ရက်ထားတဲ့မသားကြီးလို့လည်းပုတ်ပွားပြီးတခါတည်းဦးရီအသေးသေးတခါတည်းအတွင်ထဲကနေပြီးလောက်တီးတပွားပွားနဲ့တခါတည်းပိုးလောက်တီးစားပြီးတခါတည်းဖြစ်စားတော့ပြီးခန္ဓာကိုယ်ကြီးဒီလိုမြင်နေရမှန်နဲ့မြင်ရတယ်လို့ကိုယ်ခန္ဓာကိုယ်ကြီးကိုမြင်နေရကိုယ်ခန္ဓာကိုယ်ကြီးကိုမြင်နေရတော့မိဘများလွတ်လိုက်တယ်လို့တေဇောဓာတ်တီးတခါတည်းလောင်ကျွမ်းလာတာပဲတခါတည်းတောင်ကြီးများမိလောင်လာတယ်မိဘများလွတ်တယ်လို့ဖောဖောဖောဖောဖောဖောဖောဖောလောင်ကျွမ်းပြီးတော့ဖောဖောဖောဖောဖောဖောနဲ့အသာနေပါကြတယ်ခန္ဓာကိုယ်ကြီးလောင်ကျွမ်းနေတယ်အဲ့ဒီတော့ပိုးလောက်တည်းကဘုရားဟောထားတယ်ပိုးမျိုး80စားတော့နေတယ်ခန္ဓာကိုယ်တခါတည်းပိုးလောက်တည်းစားနေရတာအချက်စရာမရှိဘူးခန္ဓာကိုယ်တစ်ခုလုံးပိုးကြည့်ပဲအေးအဲ့ကြတော့ဩခန္ဓာကိုယ်ကြီးဟာပိုးကောင်တို့တရားဌာနကြီးပါလားဘယ်မှာတော့အောင်ထုံးရလို့လည်းမရှိလက်ရလည်းမရှိကိုယ်ရလို့မရှိငါလည်းဘယ်ကလားလဲငါလည်းမရှိခန္ဓာကိုယ်ကြီးကပိုးကောင်းတို့တရားဌာနကြီးပါလားပိုးကောင်းတို့တရားဌာနပိုးကောင်းတို့ဩကာသလောကကြီးပိုးကောင်းတို့သင်္ချိုင်းကြီးပါလားသတိပြီဒီမှာပိုးကောင်းတို့တရားဌာနကြီးပါလားလို့ပိုးမျိုး80စားတော့နေတာကပရိမျက်စိနဲ့ဖွင့်ကြည့်တယ်လို့စိတ်အမြင်သဘောအမြင်မနှောအမြင်ဒါတွေမြင်နေပါလေဗျာတဏှာသပြီအဲ့ဒါတဏှာသခေါ်တယ်ဟဲ့အဲ့ဒီတော့စိတ်အမြင်မြင်လာတော့ခန္ဓာကိုယ်ကြီးကရေမြုပ်ရေဆိုင်ခဲကြီးလို့သူ့ပွက်လာတယ်အနာသွေးအနာဟောင်းမြလို့ပို့လောက်တည်းတဖြည်းဖြည်းစားတော့တာလည်းမြင်ရတယ်။ဆယ်ရက်15ရက်ထားတဲ့မသားကြီးလို့ပုတ်ပွားပြီးတော့တခါလည်းမကြည့်ဝင်မနာသားကြီးကိုတခါတည်းကိုမြင်နေရ။အယိုးစုကြီးလည်းမြင်နေရ။အယိုးစုကြီးဖြတ်သွားလိုက်ပုတ်ပွားလာလိုက်ရေမြုပ်ရေဆိုင်ခဲကြီးဆူပွက်လာလိုက်လောက်တဖွာဖွာကြားတဲ့ပို့လောက်တည်းစားနေတာမြင်လိုက်ခန္ဓာကိုယ်ကြီးကိုရစရာမရှိ။ရစရာမရှိတော့မှအဲ့တော့မှတလောကလုံးကြည့်လိုက်။ဘုရားဟောတာဘလဘွားဘလဘွားဆိုလားဘလဝါဆိုလားမသိပါဘူးဗျာစာထဲကသူများပြောတယ်ပြောတာရှိ။ဘလဘွားဝိပဿနာရက်ကိုယ်ခန္ဓာကိုယ်ကြီးရုပ်ပြည့်ကြီးမြင်တော့အတုပပြည့်ကြီးကိုမြင်လာတော့အစင်းပြည့်ကြီးကိုမြင်တော့တလောကလုံးရှောက်ပြီးကြည့်လိုက်တယ်ဓကမတွေလည်းကြည့်လိုက်တယ်ရစရာမရှိတော့ဓကမတွေကြည့်လိုက်ပြန်တော့အသေးတွေနှလုံးတွေကြည့်ကျင်နေဆိုတော့တခါတည်းမြင်နေတော့တာဓကမတွေကြည့်လိုက်ပြန်တော့ချောတာလှတာကိုမမြင်တော့ဘူးမြင်လိုက်တဲ့ဥစ္စာဓကမမြင်တော့ကြောက်ပြီပြုတ်အဲမျက်ခွက်ကြတဲ့သဘောလောက်ကြည့်နေတခါတည်းကာကာကာကာကာကာနဲ့ယွန်စရာကြီးဆက်ဆုံကြတယ်အဲ့ဒီရုပ်ကြီးကိုမမြင်တော့အဲ့ဒီရုပ်ပြည့်ကြီးမြင်မှကြောက်တော့ကြောက်တာအားကြီးကြောက်အဲ့တော့ကိုခန္ဓာကိုလည်းဒီမှာမကြည့်ဝင်မနာသာကြီးနေမေးရညမေးရဖြစ်လာနေလည်းမေးရတော့ညလည်းမေးရမိတ်ထားလဲတခါတည်းပိုးမြင်ရတယ်ဖွင့်ထားလည်းမြင်နေရမှန်နဲ့မြင်ရတော့မြင်တာကိုခန္ဓာကိုကြီးစက်ဆုပ်တယ်ယွန်းလာတယ်မကြည့်ရင်လည်းစိတ်ဒေါသစိတ်ဖြစ်သွားတာဝတ်မျက်စိဘောက်ကနေပြီးတော့ဝေဒနာဖြစ်သွားတာအဲဒါကြီးဟာအဲ့ဒီလိုကြည့်လာတဲ့အချိန်ခါကျတော့ဘယ်လိုဖြစ်လာလဲတကား၆ပေါက်အာယုံ၆ပါးဟာဖြင့်လိုက်လျှောက်ပြီးတခါတည်းကြည့်လိုက်တလောကတလုံးဟာအကုန်ကြည့်လိုက်ဘယ်လိုကြည့်လိုက်တဲ့ဓကမတွေကြည့်လိုက်တယ်ပုတ်ပွားပြီးတခါတည်းမကြည့်ဝင်မနာသာကြီးဆက်ဆုပ်စရာယွန်စရာကြီးဖြစ်ဓကတွေကြည့်လိုက်ပြန်နဲ့ဆက်ဆုပ်စရာယွန်စရာမကြည့်ဝင်စရာအတုပါကြီးပုံပြဲပြီးတော့တခါတည်းဆယ်ရ15ရက်ထားတဲ့မသာကြီးလိုအဲ့ဒီလိုမြင်နေရမကြည့်ဝင်ဘူးအဲ့ဒါကြီးတလောကလုံးဟာပြင်ဘယ်ကိုကြည့်ကြည့်ရေတွေကြည့်လိုက်ရပုတ်ပွားပြီးတော့မကြည့်ဝင်အစင်းတွေပြက်အတုပါအစင်းတွေပြက်မြေကြီးတွေကြည့်လိုက်ပြန်တော့မကြည့်ဝင်ဘူးအစင်းတွေပြက်ရေမြေတောတောင်သမုတ်တရားကြည့်လိုက်ပြန်အကုန်လုံးမကြည့်ဝင်ဘူးတခါတည်းတလောကလုံးဟာကိုတခါတည်းမကြည့်ဝင်ဘူးတခါတည်းတလောကလုံးကိုမျက်စိပေါက်ကနေပြီးတော့ဝေဒနာကိုဖြစ်သွားတာပဲတခါတည်းမကြည့်ဝင်တဲ့ဒေါသစိတ်တွေဖြစ်ကုန်တာမကြည့်ရင်စိတ်ဖြစ်သွားတာကာမကိလေသာတော့ခေါင်းပါသွားတယ်မကြည့်ရင်တော့တဏှာသကိုအဲစားတဲ့ကသရဂံများဟာကာမကိလေသာခေါင်းပါတယ်သရဂံအမြင်ပဲလို့မြင်တာတော့ဘယ်လိုမြင်လို့ကာမကိလေသာခေါင်းပါတာတုံးဒီလိုမေးလိုက်လို့ဝိပဿနာညာဝိပဿနာစိတ်နဲ့ဒီလိုမေးလိုက်လို့ရှိရင်စာထဲကလုံးလည်းချပါတကြီးပြောလို့မရဘူးရုပ်ပြက်ကဘယ်လိုတဏှာတထာကဘယ်လိုတတ်တယ်ဒိဋ္ဌိတထာကဘယ်လိုတတ်တယ်ဒီလိုပြောရဒီလိုသိမှာအကျင့်တွေကပြောရမှာအဲ့ဒီတော့မျက်စိနဲ့မြင်တဲ့တလောကလုံးဟာဖြင့်မြင်နေတဲ့အချိန်ခါမှာ10ရက်15ရက်ထားတဲ့မသားကြီးလို့မြင်နေတော့မကြည့်ရင်တဲ့စိတ်တွေဖြစ်ပြီးတော့ဝေဒနာဖြစ်ဒုက္ခဝေဒနာဖြစ်နေတော့ဒေါသစိတ်ဖြစ်ဒီဒေါသစိတ်ဖြစ်နေတာပဲတခါတည်းတလောကလုံးဟာဖြစ်ဓာတ်သဘောတွေလည်းဒီပေါ်မြင်တယ် ဘယ်လိုတန်သဘောတွေမြင်အယုစုကြီးတွေပထဝီဓာတ်မာမှုသဘောဖောင်းကားပြီးတော့ပုတ်တဲ့သဘောအာဘောဓာတ်တေဇောဓာတ်တွေလောင်ကျွမ်းနေတဲ့တေဇောဓာတ်ဒီပေါ်လဲဓာတ်သဘောတွေမြင်တာရေမြုပ်ရေဆိုင်ခဲကြီးစူးပွက်ပြီးလှုပ်လှုပ်ရွာရွာနဲ့စူးပွက်နေတာအဝါယောဓာတ်ဓာတ်ဤသဘောတွေလဲဒီပေါ်မြင်တယ်အဲ့ဒီလိုမြင်ပြီတဲ့မကြည့်ဝင်မှုဓာတ်ကြီးကပုတ်ပုံပြက်ဓာတ်ကြီးကိုမြင်တော့အဲ့တော့ဘယ်အမြလွတ်သေးသလဲကြောက်စင်းလူဖရာကြီးများလွတ်သေးသလားလို့ဆိုတော့စိတ်ဤတကုတ်ဟာအနံ့ကြီးတယ်နော်ဝိပဿနာညာဆိုတာမခံနိုင်ဘူးဘယ်ဟာမှမခံနိုင်ဘူးဝိပဿနာညာဝိပဿနာစိတ်ဖြစ်နေပြီဆိုလို့ရှိရင်ကြောက်စင်းလူကြီးကြည့်လိုက်ပြန်တော့လဲကြောက်စင်းလူကြီးကဒီမှာမကြည့်ဝင်ဘူးမျက်ခွက်ကြီးကသကောလောက်ကြည့်တဲ့တခါကြောက်စင်းလူကြီးကပုတ်ထားတယ်ရွှေတုံဖရာကြီးကြည့်လိုက်ရွှေတုံဖရာကြီးလည်းပုတ်ထားတယ်အစင်းနေပြက်ပြီးတော့မကြည့်ဝင်ရွှေတုံဖရာကြီးလည်းမကြည့်ဝင်ကြောက်စင်းလူကြီးလည်းမျက်လုံးကြီးပြူပြီးတခါတည်းမျက်ခွက်ကြီးကသောလောင်ကြီးဖြစ်ပြီးတော့မကြည့်ဝင်ဘူးအဲ့ဒီမှာကြောက်တော့အာကြောက်စင်းလူဖရားရယ်ဆိုရင်မရှိပါလားရွှေတုံဖရားရယ်လို့မရှိဘူးအတ္တလောကတော့အတုပါတရားကြီးပါလားအပုပ်အသောကြီးပါလားအပြည့်တရားကြီးပါလားအဲ့ဒီတော့မှသဘောပေါက်ကွာနဲပြညတ်တော့စင်သေးတယ်မစင်သေးဘူးအဲ့ဒီလိုမျက်စိဘောက်ကနေပြီးတော့တလောကတလုံးဟာပြင်အပုပ်အသောကြီးမြင်တယ်အပုပ်အသောကြီးမြင်တော့ဥပစင်ကနေပြီးတော့ဘယ်နေရာများကိုတက္ကမတော့အကောင်းလေးမြင်လိုက်ဦးမယ်လို့စိတ်ကထင်ရအဲ့တော့ဥပစင်ကနေပြီးတော့တရားစင်ပေါ်ကနေပြီးတော့ကမာယုတ်ကိုစိတ်အာယုံလေးနဲ့လှမ်းပစ်ကြိုက်တယ်ကမာယုတ်ကဒကမကိုခြံတော်နဲ့အမလဲမကြည့်ဝင်တော့ပေါ့ကြမျက်ခွက်ကြီးကလည်းသဘောလောက်ကြီးနဲ့ရစရာကိုမရှိတော့မကြည့်ဝင်တော့ဒကမကိုတခါတည်းဝေဒနာဖြစ်သွားတာကမာယုတ်ကဒကမကိုကြည့်လိုက်တော့ဝေဒနာဖြစ်သေးလားတဲ့ကရင်တော်ကဒကမကိုကရင်မကိုတခါအာယုံလေးနဲ့ပြန်ကြိုက်တယ်ကရင်မလည်းတခါတည်းကိုသဘောလောက်ကြီးနဲ့မျက်ခွက်ကြီးကရှာကြီးတစောင်းကိုက်ပြီးတော့အာသွေးလေးပြီးလေးယူကြပြီးတော့မကြည့်ဝင်တော့ယွန်စရာကြီးဖြစ်အဲ့ဒါကြောင့်မလို့ကာမကိလေသာခေါင်းပါတယ်ဆိုတာဘာကိုမြင်လို့ခေါင်းပါတာလဲတဏှာသတ်ဆိုတာအတုပအခြင်းကိုမြင်မှသာလေရုပ်ပြက်ကိုမြင်မှအတုပပြက်ကိုမြင်မှကာမကိလေသာခေါင်းပါပါတယ်ဗျာအဲဒါပညာစင်သေးတယ်မစင်သေးပါဘူးဒါကြောင့်မလို့ဝိပဿနာဉာဏ်ဝိပဿနာစိတ်ဝိပဿနာဉာဏ်ရတဲ့ပုဂ္ဂိုလ်မှန်သမျှကတော့ရုပ်ပြက်ကနာမ်ပြက်ကလေအခုဟောနေတာကရုပ်ပြက်အတုပပြက်အဲ့ဒီအတုပကြီးပြက်ကြီးကိုမြင်ပြီဆိုတလောကလုံးဟာပြက်မကြည့်ဝင်မနာသာကြီးမြင်ပြီအဲ့ဒီရုပ်ပြက်ကြီးမြင်မှအာကြီးကြောက်တော့တာကြောက်ပြီမကြည့်နေလည်းမအေးရညာလည်းမယုတ်လွှဲလို့လည်းမရဘူးဘဲဦးကြီးကြီးတဲ့ဒီအစင်ကြီးရုပ်ကြီးရစ်တခါတည်းကိုမစင်ပုံကြီးလိုပြုတ်ပြက်ပြီးယွန်စရာဆက်ဆုံစရာမနှက်သေးစရာအဲ့ဒီအာကြီးကိုမကြည့်ဝင်တော့ဘူးကြောက်လာပြီအမတန်ကြောက်လာပြီကြောက်ပြီအာကြီးကြောက်တော့မှအဲ့တော့မှဒါကြောင့်မလို့ဝိပဿနာညာရလာတဲ့ပုဂ္ဂိုလ်ကြတော့အဲရုပ်ပြက်ကိုမြင်လို့ရှိရင်ပုံပြက်လို့ရှိရင်မစုံမဲ့တော့ဘူးပုံမပြည့်လို့ရှိရင်ပြင်ကောင်းတာလေးမြင်လို့ရှိရင်ချောတာလေးမြင်လို့ရှိရင်ပုံမပြည့်လို့ရှိရင်စုံမဲ့မယ်ဓာတ်တွဲမယ်နှင်းသေးမယ်ကညီမယ်ပုံပြည့်ပြီဆိုလို့ရှိရင်မစုံမဲ့တော့ဘူးမတာတွဲတော့ဘူးမကညီတော့ဘူးကိုယ်ခန္ဓာကိုမတာတွဲတော့ကိုယ်ခန္ဓာကိုကြောက်တော့ဒကမလည်းကြောက်ပြီကိုယ်ခန္ဓာကိုမလိုချင်တော့ဒကမလည်းမလိုချင်ကိုယ်ခန္ဓာကိုမနှင်းသေးတော့ဒကမခန္ဓာလည်းမနှင်းသေးကိုယ်ခန္ဓာကိုမကြည့်ဝင်တော့ဒကမခန္ဓာလည်းမကြည့်ဝင်ဘယ်ကြည့်ဝင်တော့မလဲပုံပြက်ကြီးပဲဝိပဿနာအဲ့ဒီလိုမြင်ရတာဝိပဿနာဆိုတာဟိုစာတဲ့ကပြောနေလို့ကတော့မရဘူးခန္ဓာကတကယ်မြင်မှအဲ့ဒီလိုမြင်တော့ဒါကြောင့်မလို့ဒကာဒကမပြဝိပဿနာညာဝိပဿနာစိတ်တရားနှလုံးကျင့်ညာအာတုခေါထုတ်တဲ့ပုံကောဟာဖြင့်ဒီလိုမှမပြက်လို့ရှိရင်စုံမဲ့မှာပဲတာတွယ်မှာပဲကန့်ညှိမှာပဲလို့အဲ့ဒီတော့ဒကာဒကမပြဒါအခုပြောနေတာကဘာလဲရုပ်ပြက်သရာကရုပ်ပြကြီးတလောကလုံးဟာဘလဘွားဝိပဿနာဖြစ်နေပြီတလောကလုံးဟာဖြစ်နေပြီတဲ့ဘယ်လိုဖြစ်နေလဲတလောကလုံးကရစရာမရှိဘူးရေတခါတည်းကိုပြက်လိုက်တဲ့ဥစ္စာကိုဆက်ဆုပ်စရာယွန်စရာမနှက်သက်စရာမတာတွယ်စရာတခါတည်းကိုမကြည့်စင်စရာကိုဖြစ်သွားတာအဲ့ဒီရုပ်ပေါ်မှာသိကြောက်တော့တယ်ကြောက်တော့မှအဲ့တော့မှလွတ်ချင်တဲ့စိတ်တွေဖြစ်လာလွတ်အောင်ယုံကျင်တဲ့စိတ်တွေအဲ့ဒီလိုပြက်လာတော့အဲ့တော့ဒကာဒကမများအခုတရားကျင့်တဲ့ပုံကိုယ်တွေလည်းရှိကြပါလိမ့်မယ်။တဏှာသတ်တဲ့ဒိဋ္ဌိသတ်တဲ့နာမ်ပြက်တဲ့ရုပ်ပြက်တဲ့ရုပ်ပြက်ကြီးမြင်မှအာကြီးကြောက်တာဗျ။ဒီလိုမှမမြင်လို့ရှိရင်ဖြစ်တာပြက်တာကတော့လူတိုင်းသိတဲ့အသိ။လူတိုင်းမသိတာပဲဖြစ်တာပြက်တာဖြစ်တာပြက်တာနဲ့ဒီလိုပြောကြည့်ပြောကြည့်ပြောကြည့်ပြောတာကြည့်။ဘယ်လိုဖြစ်တာပြက်တာလဲလို့သဘာဝမေးလိုက်လို့ရှိရင်အဲ့ဒါမသိတော့။အဲ့ဒီတော့ဒီလိုပြက်ကြမယ်ဆိုလို့ရှိရင်ပြက်လောကကြီးမှာမစုံမဲ့ပါဘူးလို့။အဲ့ဒီတော့တရားတော်မှာများဥပမာပြောရမှာပေါ့ဗျာ။ရုပ်ပြက်မြင်တဲ့ပုံကောဟာဖြင့်အမတန်ကြောက်ပါတယ်လို့ဒီယုံကြည်ကိုမကြည့်ဝင်မတားသာဝေဒနာမခံစားခြင်းတဲ့စိတ်တွေဖြစ်ပါတယ်လို့ဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာဖြစ်တာလက်ဦးတော့အကောင့်မြင်တော့ဒုက္ခခံစားအခုအကောင့်မမြင်တော့ဒုက္ခဖြစ်နေ ဝေဒနာအစင်းပြည့်ကြီးဖြစ်တော့အတုပအစင်းကြီးပြည့်နေတော့မကြည့်ဝင်မနာတာအဲ့ဒီအစင်းကြီးကိုမကြည့်ဝင်တော့ဘူးဒေါသကိုဖြစ်မကြည့်ရင်လည်းစိတ်ဖြစ်တော့အဲ့ဒါကြောင့်မလို့ဒီအစင်းမြင်တဲ့အချိန်ခါကျတော့အမတန်ကြောက်ပါတယ်လို့အခုတော့ဒကမာကြီးတွေတရားနှလုံးပြင်ညာအထုတ်တဲ့ယောဂီတွေပါကြပါလိမ့်မယ်ရုပ်ပြက်ကိုမမြင်ကြတော့စုံမဲ့ကြတယ်တာတွဲကြတယ်နှစ်သက်ကြတယ်ရုပ်ပြက်ကိုမြင်ပြီဆိုရင်မစုံမဲ့တော့ဘူးမတာတွဲတော့ဘူးမကားညစ်တော့ဘူးအဲ့ဒီတော့ဥပမာလေးပြောမယ်အဲဘယ်လိုဥပမာလဲတဲ့ဥပမာဒကာဒကမာများကြောက်ကုန်တယ်တယောက်တဲ့ကြောက်ကုန်တယ်တယောက်ဟာကြောက်ရောင်းကြောက်ဝဲသွားတယ်ကြောက်ရောက်ကြောက်ဝဲသွားတဲ့အချိန်ခါကျတော့ကြောက်ကုန်တဲ့ဟာခကြီးကလည်းဝေးတော့မျက်စိနဲ့လမ်းမှပြီးတော့တခါတည်းတောအုပ်တစ်ခုရောက်သွားတောအုပ်တစ်ခုရောက်သွားတော့မျက်စိနဲ့လမ်းမှပြီးတောအုပ်တစ်ခုရောက်သွားတော့ဒီတောကလည်းဘလူမအုပ်စိုးတဲ့တောကြီးဘလူမအုပ်စိုးတဲ့တောကြီးဖြစ်ဘလူမအုပ်စိုးတဲ့တောကြီးဖြစ်နေတော့ကြောက်ကုန်တဲ့ယောက်ျားကလည်းမျက်စိနဲ့လမ်းမှပြီးတော့မိုးကလည်းချုပ်ခါနေနေရလည်းဝင်သွားလမ်းမှပြီးမျက်စိလည်းပြီးလမ်းမှပြီးတော့တခါတည်းဘလို့မအုပ်ဆိုးတဲ့တောအုပ်ကြီးတဲ့အဲ့ဒါရွာကြီးထင်မှတ်ပြီးဝင်သွားရွာကြီးထင်မှတ်ပြီးဝင်သွားတော့တာပေါ့လေရွာကြီးထင်မှတ်ပြီးဝင်သွားတော့ဘလို့မကလည်းဘလို့မအုပ်ဆိုးတဲ့တောကိုဘလို့မကလည်းတခါတည်းကြောက်ကုန်တဲ့ယောက်ျားမျက်စိနဲ့လက်မှတ်ပြီးလာတယ်ဆိုတော့တွေ့တာတွေ့တော့အဲ့တော့ဘလို့မကရွာကြီးဖန်ဆင်းလိုက်ရွာကြီးဖန်ဆင်းပြီးတော့အိမ်ကြီးဖန်ဆင်းထားတယ်ဘလို့မကဘလို့မကလည်းအိမ်ကြီးဖန်ဆင်းတယ်ရွာကြီးလည်းဖန်ဆင်းထားတယ်ကြောက်ကုန်တဲ့ကလည်းတော်ကိုမသိဘူးရွာကြီးထင်မှတ်ပြီးတော့တခါတည်းဘလူမအုပ်ဆိုးတဲ့တော်လည်းတော်မှမသိဘူးဘလူမမှလည်းမသိဘူးမသိတော့ရွာထင်မှတ်ပြီးတော့တခါတည်းမျက်စိလည်းလမ်းမှတော့အဲ့ဒီဘလူမအုပ်ဆိုးတဲ့ရွာဖန်ဆင်းထားတဲ့ရွာကြီးဝင်လာပါရောဗျာဝင်လာတဲ့အချိန်ခါကျတော့ကြောက်ကုန်တဲ့ယောက်ျားကနေပြီးတော့တခါတည်းဘလူမအိမ်တဲ့တဲ့တိုးတာပေါ့လေတဲ့တဲ့ဝင်သွားတဲ့အချိန်ခါကျတော့ဘလူမကိုနှုတ်ခွနေပါလိဆက်ထားပေါ့ तू ကမျက်စိလည်းလမ်းမှတော့အိမ်မြင်တဲ့ကူကသူကဒီညတညတဲခုပြီးတော့သူနေနေတာပေါ့လေမျက်စိလည်းလာမှားသွားတာအိမ်ဒီဘလူမကလည်းအိမ်ဒီဖန်ဆင်းတယ်ရွာကြီးဖန်ဆင်းထားတယ်တော်ကြီးကိုအဲ့ဒီတော့ကြောက်ကုန်တဲ့ယောက်ျားကဘလူမကိုမေးတယ်ပြောလိုက်ကျွန်တော်ဗျာကြောက်အောင်ကြောက်ရောင်းကြောက်ဝယ်လာခဲ့ပါတယ်ကြောက်ရောင်းကြောက်ဝယ်လာခဲ့တဲ့ဥစ္စာမျက်စိလည်းလာမှားကလာခဲ့လို့တညတော့တဲကိုမရစီခင်ဗျာအဲ့လိုကြောက်ကုန်တဲ့ယောက်ျားကဘလူးမကိုပြောရတယ်ဘလူးမလူရောက်ဖာဆင်းထားတာကိုဘလူးမကလည်းအဲ့ဒီတော့အကြိုက်တွေ့သွားတာပေါ့လေတဲပါရှင်တဲပါလို့ဘလူးမကလည်းပြောတယ်တဲပါရှင်ဘလူးမကလည်းပြောတယ်အဲ့တော့ကြောက်ကုန်တဲ့ယောက်ျားကလည်းမျက်စိနဲ့လမ်းမှပြီးတော့တဲအိမ်တွေ့တော့ကြောက်ကုန်တဲ့ယောက်ျားကလည်းဝင်းသာတာပေါ့လေအဲ့ဒီတော့ဝင်းသာတဲ့အချိန်ခါကျတော့ညကျတော့မိကွက်ဒီပါတီထွန်းတာပေါ့လေမိကွက်ဒီပါတီထွန်းတော့ကြောက်ကုန်တဲ့ယောက်ျားကဘလူးမအရင်ကဲကိုကြည့်ကြည်စားမိမတယောက်တည်းပဲသူ့လင်ဘယ်များသွားပါလိမ့်မလဲလို့သူ့လင်ကိုရှားဘလူးမကလူရောက်ဖန်ဆင်းထားတော့ကြောက်ကုန်တဲ့မျက်စိထဲမှာအနံ့ချောနေတာပေါ့ဗျာအဲ့တော့ချောနေတော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူးမကိုမေးခမရဗျာခမရခင်မွန်းတဲ့ဘယ်ကိုသွားတယ်လဲဒီလိုကြောက်ကုန်တဲ့ယောက်ျားကဘလူးမကိုမေးဘလူးမကလည်းအဲ့ဒီတော့ပြန်ပြောလိုက်ကျမရှင်အိမ်တော်မရှိပါဘူးကျမလူလွတ်ပါရှင်အဲ့လိုပြောဘလူးမကလူလွတ်ပါတဲ့ဒီလိုပြောလိုက်ကြောက်ကုန်တဲ့ယောက်ျားကလည်းအဲ့ဒါဘယ်လိုပြန်ပြောလိုက်တယ်လဲဥပမာပြောတာဥပမာပြောတာကလေးတယ်လို့တော့မထင်နဲ့ဥပမာပြောခြင်းလို့အဲ့ဒီတော့ကြောက်ကုန်တဲ့ယောက်ျားကလည်းဘယ်လိုပြောပြန်ပြောလိုက်ဘလူးမကလည်းကျမလူလွတ်ပါလို့ပြောလိုက်တော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူးမကိုဘယ်လိုပြောလဲကျွန်တော်လည်းလူလော့ပါဗျာဒီလိုပြောအဲ့ဒီတော့ဘလူးမကလည်းလူလော့ကြောက်ကုန်တဲ့ယောက်ျားကလည်းလူလော့လူလွချင်းလူလွချင်းဟာမိဘွက်ထွန်းတော့ဟိုစကားဒီစကားရှစ်စကားကြိုက်စကားတွေပါတော့တာပေါ့လေရှစ်စကားကြိုက်စကားတွေပါလာတော့ဘလူးမကလည်းကြောက်ကုန်တဲ့ယောက်ျားကိုချစ်မြတ်နိုးသွားကြောက်ကုန်တဲ့ယောက်ျားကလည်းဘလူးမကိုချစ်မြတ်နိုးသွားကြတာပေါ့လေအဲ့ဒီလိုချစ်ကြကြိုက်ကြတော့သူတို့ဘလူးမနဲ့ကြောက်ကုန်တဲ့ယောက်ျားဟာဖြင့်ပေါက်ပဲ့ကြတဲ့ပေါက်ပဲ့တဲ့အချိန်ခါကျတော့တစ်လကနှစ်လနှစ်လကသုံးလဘလူးမကလည်းကြောက်ကုန်တဲ့ယောက်ျားကိုအပြုတ်စုကောင်းတာပေါ့လေကြောက်ကုန်တဲ့ယောက်ျားကိုအပြုတ်စုကောင်းကြောက်ကုန်တဲ့ယောက်ျားကလည်းဘလူးမကအပြုတ်စုကောင်းတော့ကြောက်ကုန်တဲ့ယောက်ျားကလည်းဘလူးမကို ဘလုမကသူ့ကိုအပြုတ်စုကောင်းတော့ဘလုမကိုအမတန်ချစ်မြတ်နိုးတယ်ချစ်တယ်ကြောက်ကုန်တဲ့ယောက်ျားကအဲ့ဒီတော့တလကနှစ်လနှစ်လကသုံးလကြားတဲ့အချိန်ခါကျတော့ကြောက်ကုန်တဲ့ယောက်ျားရဲ့တငယ်ချင်းဝိဇ္ဇာဘုတယောက်ရှိတယ်ဝိဇ္ဇာဘုတငယ်ချင်းတယောက်ရှိတော့ဝိဇ္ဇာဘုတငယ်ချင်းကတော့ဩငါတငယ်ချင်းဟာကြောက်ရောင်းကြောက်ဝဲသွားလိုက်တဲ့ဥစ္စာတလကနှစ်လနှစ်လကနေပြီးသုံးလကြာပြီဘယ်များနေပါလိမ့်မလဲလို့ဝိဇာဘုတငယ်ချင်းကဝိဇာဆိုတဲ့ဇာအပင်ရှင်နေရတာကိုဗျဇာအပင်ရှင်နဲ့ကြိတ်လိုက်တဲ့အချိန်ခါကျတော့သူဤကြောက်ကုန်တဲ့ယောက်ျားတငယ်ချင်းသွားပြီးတော့ဘလုမအုပ်ဆိုးတဲ့တော့ဘလုမနဲ့ပေါက်ဖက်နေတဲ့ဟာသွားပြီးတော့တွေ့ပါရောဗျတွေ့တော့အဲ့ဒီတော့မှဝိဇာဘုတငယ်ချင်းကဩငါတငယ်ချင်းကိုချုံနေပြီငါတငယ်ချင်းဟာကိုချုံနေပြီဘာကြောင့်လဲကြားကြနေလို့ရှိရင်ဖြစ်ငါတငယ်ချင်းဟာဘလို့မအစခံရတော့မှာပါလားဒီလိုကြည့်အလင်းအမြန်ကငါတငယ်ချင်းစီလာငါလိုက်နေဥမာပဲဆိုပြီးတော့ကြောက်ကုန်တဲ့ယောက်ျားကဇာအပင်ရှင်နေနဲ့ဝိဇာဘုတငယ်ချင်းအဲကြောက်ကုန်တဲ့ချီကိုအလင်းအမြန်ဝိဇာဘုကလိုက်ဇာအပင်ရှင်နဲ့သွားတော့ခဏလေးရောက်သွားတော့ပေါ့လေခဏလေးရောက်သွားတော့ဘလို့မမသိအောင်ကြောက်ကုန်တဲ့ယောက်ျားကိုလက်တော့ခေါ်ပြီးအပြင်မဲ့ထုတ်ထုတ်လာတဲ့အချိန်ခါတော့အဲ့ဒီတော့မှတငယ်ချင်းနှစ်ယောက်စကားပြောကြတယ်။ကြောက်ကုန်တဲ့ယောက်ျားနဲ့ဝိဇ္ဇာဘိုးနဲ့တငယ်ချင်းနှစ်ယောက်စကားပြောတော့ဝိဇ္ဇာဘိုးတငယ်ချင်းကကြောက်ကုန်တဲ့ယောက်ျားကိုဘယ်လိုပြောလိုက်။တငယ်ချင်းမင်းတက်ကြပါလားတငယ်ချင်းကဝိဇ္ဇာဘိုးတငယ်ချင်းတလားကနေပြီးနှစ်လားနှစ်လားကသုံးလားသုံးလားကြာလို့မလာနိုင်လို့မင်းတငယ်ချင်းကငါအောက်မိန်တို့တော့ငါလိုက်လာခဲ့တယ်တငယ်ချင်းရဲ့အေးကွာငါတော့မင်းလိုက်လာမယ်ဆိုတာတော့ငါထင်းနေကွာတငယ်ချင်းကကြောက်ကုန်တဲ့ယောက်ျားကလည်းငါကတော့တငယ်ချင်းကြီးရုပ်တရက်တော့မလာနိုင်တော့ဘူးတငယ်ချင်းကဘာကြောင့်လဲတငယ်ချင်းငါတော့မိမရနေပြီကွာအေးအေးအေးငါမိမကငါအပြုတ်စုသိကောင်းတာပဲတငယ်ချင်းဟာအေးမိမမအပြုတ်စုကောင်းငါမိမအခုအပြုတ်စုကောင်းတော့ငါတော်တော်နဲ့ရောက်မှာမဟုတ်ဘူးတငယ်ချင်းကအေးလာတော့လာမှာပေါ့တငယ်ချင်းဟာအေးအေးတငယ်ချင်းဝိဇ္ဇာဘုရားအဲ့တော့ဘယ်လိုပြောတငယ်ချင်းမင်းကစကားတခုငါပြောဦးမယ်တငယ်ချင်းပြောတငယ်ချင်းမင်းငါစကားနားထောင်မလားဟာအတိတ်ဟိုတော့မလည်းမင်းနဲ့ငါတဲ့ဟာငါစကားကငါပြောလိုက်တဲ့စကားမင်းကနားထောင်မင်းကပြောလိုက်တဲ့စကားငါကနားထောင်မထောင်မဲနေပါမလားတငယ်ချင်းရာကြောက်ကုန်ကြရလေအဲ့တော့ဝိဇ္ဇာဘုတငယ်ချင်းကကြောက်ကုန်တဲ့ယောက်ျားကိုတငယ်ချင်းငါပြောမယ်မင်းဒီတငယ်ချင်းမင်းငါပြောတဲ့စကားမင်းနားထောင်တော့မင်းမိမ့်ပါဟာလူစင်စစ်မဟုတ်ဘူးတငယ်ချင်းကဘလို့မကြီးกว่าတငယ်ချင်းဟာတငယ်ချင်းကြီးငါမိမအပြုတ်စုငါမိမလူပါกว่าတငယ်ချင်းကဲတငယ်ချင်းဝိဇ္ဇာဘုရားငါပြောတာမယုံလို့ရှိရင်တငယ်ချင်းမင်းမိမမင်းကိုပြန်ပြီးတော့ကြည့်ပြီးတော့တငယ်ချင်းမင်းမိမကြည့်လိုက်လို့ရှိရင်မျက်စိကိုကြည့်လိုက်လို့ရှိရင်မျက်ထောက်ကြီးကနေနေတာတွေ့နေမှာဖနောက်ကိုအာယုံလေးနဲ့လှမ်းပြီးကြည့်လိုက်တော့ကြည့်လိုက်ဖနောက်ကြီးတိုးနေတာလည်းတွေ့နေမှာဝိဇ္ဇာဘုတငယ်ချင်းကကြောက်ကုန်တယ်ယောက်ျားကိုအဲ့ဒီလိုမှားလိုက်တော့အလင်းအမြန်ကြောက်ကုန်တဲ့ယောက်ျားကဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းတခါတည်းသူမိမပြန်ကြည့်တာပြန်ကြည့်လိုက်တဲ့အချိန်ခါကျတော့ဘလူမကြီးဟာမျက်စိလက်ဦးတုံးကတော့သူမိမလူရောက်ဖန်ဆင်းထားတာကိုဘလူမဆိုတာကမျက်ထောက်ကလူရောက်ဖန်ဆင်းနေမျက်ထောက်ကြီးကနေတယ်အဲ့ဒီတော့သူမိမကြည့်လိုက်တဲ့အချိန်ကမျက်ထောက်နေတာကြီးလည်းတွေ့ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းမျက်ထောက်နေတာကြီးလည်းတွေ့မြက်ထောက်နေတာကြီးကတွေ့ပြီးတော့တခါတည်းဖနောက်တခါပြန်ပြီးကြည့်လိုက်တဲ့အချိန်ခါကျတော့ဖနောက်ကြီးကတိုးနေတာတွေ့ဝိဇ္ဇာဘုတငယ်ချင်းစီတခါတည်းပြန်သွားပြန်သွားတဲ့အချိန်ခါကျတော့တငယ်ချင်းကြီးမင်းပြောတာတက်မှန်းနဲ့ကွာမင်းပြောလိုက်တဲ့ဥစ္စာငါမိမငါပြန်ကြည့်တယ်တငယ်ချင်းကငါမိမကြည့်လိုက်တဲ့အချိန်ခါမြက်ထောက်ကြီးကလည်းနေနေတာမှန်းနဲ့ကွာဖနောက်ကြည့်လိုက်ပြန်တော့ဖနောက်ကြီးကတိုးတယ်မှန်းနဲ့ကွာငါမိမအပြုတ်စုကောင်းတယ်ကွာငါမခွဲရနိုင်ဘူးတငယ်ချင်းဟာအေးတငယ်ချင်းမင်းငါပြောတာမင်းမခွဲရနိုင်မင်းတို့ဒုက္ခကိုချိုးနေတော့မင်းငါပြောမယ်တငယ်ချင်းမင်းမိမဘလို့မအစစ်ကြီးကွာစိတ်တစဖန်ဆင်းထားတဲ့ယုံကွာစိတ်ကြောင့်ဖြစ်တဲ့ယုံဒီမင်းမိမစိတ်တစဖန်ဆင်းထားတဲ့ယုံလူရောက်ဖန်ဆင်းထားတာကွာမင်းကငါမှားလိုက်မယ်တငယ်ချင်းမင်းပြန်ကြည့်ဦးတငယ်ချင်းမင်းမိမဟာလူရောက်ဖန်ဆင်းထားတဲ့ယုံကြီးကွာစိတ်တစဖန်ဆင်းထားတာအဲ့ဒီမိမိမကိုဥပတမီလှက်ခေါ်ပြီးတော့နေပူတဲ့အရက်ကိုထွက်ခေါ်သွားခေါ်သွားလိုက်တဲ့အချိန်ကမင်းကတော့လူအစ်စ်ဖြစ်ချင်းကြတော့မင်းအရေးကတော့ထွက်နေမယ်တကယ်ချင်း မင်းမိမကတော့စိတ်တစဖန်ဆင်းထားတဲ့ရုပ်ဟာဖြင့်အရေးမထွက်ဘူးတကယ်ချင်းမင်းမိမမင်းပြန်ပြီးတော့ဥပတ္တမီလှဲ့ပြီးတော့နင်ပူတဲ့အရာကိုမင်းသွားပြန်ရှိချင်အောင်တကယ်ချင်းရဝိဇ္ဇာဘုရားခိုင်းခိုင်းလိုက်တဲ့အချိန်ခါကျတော့ဝိဇ္ဇာဘုပြောတဲ့အတိုင်းကြောက်ကုန်တဲ့ယောက်ျားသူမိမသူပြန်ပြီးတော့ဥပတ္တမီလှဲ့ပြီးတော့နင်ပူတဲ့အရာကိုလှဲ့ခေါ်သွားခေါ်သွားတဲ့အချိန်ခါကျတော့သူ့အရေးကတော့ထွက်တယ်ဘလူမကစိတ်တစဖန်ဆင်းထားတဲ့ရုပ်ဆိုတော့အရေးမထွက်မထွက်တော့မှအဲ့တော့မှဝိဇ္ဇာဘုတငယ်ချင်းစီကြောက်ကုန်တဲ့ယောက်ျားကပြန်လာအေးတငယ်ချင်းမင်းပြောတာတော့မှားရဲ့တငယ်ချင်းဟာငါမိမဟာပြင်းမျက်စိကြီးကလည်းနေနေတာမျက်ထောင်နေတာလည်းမှားနေဖနောင်ကြီးတိုးနေတာလည်းမှားနေနေပူတဲ့ထွက်လိုက်တဲ့အချိန်ကမှအရေးမထွက်တာလည်းမှားနေငါမိမကငါအပြစ်ဝစုကောင်းတော့ငါမခွဲရနိုင်ဘူးတငယ်ချင်းဟာငါတော့မခွဲနိုင်တော့ဘူးအဲ့ဒီလိုဝိဇ္ဇာဘုတငယ်ချင်းကိုပြောလိုက်ပြောလိုက်တော့အဲ့တော့မှဝိဇ္ဇာဘုတငယ်ချင်းကနေပြီးတော့တငယ်ချင်းတကြိမ်နှစ်ကြိမ်ဒီတစ်ခါသုံးကြိမ်နောက်ပိတ်ဆုံးစကားနောက်ပိတ်ဆုံးစကားပဲတကယ်ချင်းရေမင်းငါမှားထားခဲ့မယ်တကယ်ချင်းမင်းတို့လင်မယားနှစ်ယောက်ညကြတော့အဲ့ရဝင်တဲ့အချိန်ခါကျတော့သန်းကောင်ကျော်တစ်ချက်တီးလောက်ကြပြီဆိုရင်ဖြင့်မိကွက်ထွန်ပြီးတော့မင်းတို့မိမိမကြည့်ပြီးတော့တကယ်ချင်းဟာငါပြန်တော့မယ်တကယ်ချင်းဒါနောက်ပိတ်ဆုံးစကားပဲဆိုဝိဇ္ဇာဘုတကယ်ချင်းကဇံပင်ညင်ရတော့လှစ်ဆိုပြန်သွားပြန်သွားတော့သူကတော့စိတ်ရစဖန်ဆင်းထားတဲ့ယုံလူအသွင်ထင်မှတ်ပြီးတော့တခါတဲ့သာယာနှစ်သက်ပြီးဘလို့မှတာတွဲနေတာတွဲနေတော့ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းဟာကိုညကြတော့အဲ့တော့အဲ့တာပေါ့လေသန်းကောင်ကျော်တစ်ချက်လောက်ကြတော့လက်ဥတုံးကတော့ဘလို့မှကနေပြီးစိတ်ရစဖန်ဆင်းထားတဲ့လူယောင်ဖန်ဆင်းထားတော့ချောတယ်လှတယ်ထင်းတယ်စိတ်ကြဖန်ဆင်းထားတဲ့ရုပ်ဟာဖြင့်သန်းကောင်ကျော်တစ်ချက်တီးလောက်ကြတော့ဘလူမကစိတ်ကြဖန်ဆင်းထားတဲ့ရုပ်ပြောက်ပြီးတော့အိပ်ပျော်သွားတော့ဇာတိတယုံကြီးဖြင့်ဇာတိတယုံကြီးပေါ်နေတော့အဲ့တော့မှကြောက်ကုန်တဲ့ယောက်ျားဟာဖြင့်ဝိဇ္ဇာဘုတငယ်ချင်းပြောတဲ့အတိုင်းဟာဖြင့်သန်းကောင်ကျော်တစ်ချက်တီးလောက်ကြတော့မိကွက်ထွန်ပြီးတခါတည်းကြည့်တော့ကြည့်လိုက်တဲ့အချိန်ခါကျတော့မှအဲ့တော့မှဘလူမကြီးအသွင်ပေါ်နေတော့ဘယ်လိုမြင်တယ်လဲမျက်ခွက်ကြီးကလည်းစကောလောက်ကြီးနဲ့ရှားကြီးတစ်စောင်းငါကြိုက်လို့အစွဲနှစ်ချောင်းငါလက်တစ်ဖက်တစ်ဖက်ငါပြောဘူးကြီးလောင်နဲ့ခန္ဓာကိုယ်ကြီးကလည်းမကျင်းဝင်မနာသာကြီးအဲ့ဒီတော့မှကြောက်ကုန်တဲ့ယောက်ျားဘလို့မှကြောက်လာပြီကြွန့်လာပြီသူ့စားတော့မယ်ဆိုတာသိလာပြီဘလို့မှမြင်တော့အမတန်ကြောက်လာပြီအဲ့ဒီတော့ဘလို့မှကိုမြင်တော့တုံ့လုံးလာပြီကြောက်ပြီအဲ့တော့မှကြောက်ကုန်တဲ့ယောက်ျားမျက်လုံးပြိုးတော့ကြောက်ပြီမျက်ခွက်ကြီးကလည်းစကောလောက်ကြီးနဲ့မြက်စီကြီးကလည်းရကွင်းလောက်ကြီးနဲ့ငါပြောအစွဲကြီးကလည်းငါပြောဘူးလောက်ငါပြောဘူးလောက်ကြီးနဲ့ရှာကြီးတစောင်းကြိုက်လို့ခန္ဓာကိုယ်ကြီးကလည်းမကျင်းဝဲမနာသာကြီးအဲ့ဒီလိုမြင်တော့ခန္ဓာကိုယ်ကြီးပုံပြက်ထားကြီးမြင်ပြီဘလူးမအသွင်ပေါ်ပြီဘလူးမအသွင်ပေါ်တော့ဘလူးမစားတဲ့ရံကြောက်လိုက်မယ်အဲ့ဒီတော့ကြောက်ကုန်တဲ့ယောက်ျားဩငါတငယ်ချင်းပြောတာမှန်ပါလားအခုနေငါပြေးလို့ရှိလို့ရှင်လွတ်မှာမဟုတ်ဘူးဘလူးမရံငါလွတ်မှာမဟုတ်ဘူးဘလူကတလှလှလိုင်းလို့ချင်းအပြင်ငါမှီတော့မှာပဲအဲမြင်ပြီဒီမှာဘလူမကိုကြောက်ပြီအဲ့ဒီတော့ဘလူမနားကနေပြီးတော့ထိုင်ပြီးတော့စဉ်းစားတယ်ဘလူမလည်းတုံ့လှုပ်ပြီးကြောက်လာပြီကြောက်လာတဲ့အချိန်ကတော့အဲ့ဒီတော့မှဘလူမရံကဘယ်လိုလွတ်အောင်ပြေးရပါမလဲလို့စိတ်ထဲကကြံတယ်ဘယ်လိုကြံလဲတဲ့ဩငါအခုနေမြပြေးလိုက်လို့ချင်းအပြင်ဘလူမနိုးလို့ချင်းတော့ငါတော့သိရတော့မှာပဲဘလူစာခံရတော့မှာပဲငါပဲလို့လှုပ်ပြီးပြေးရပါမလဲဘလို့မှလည်းနိုးမှလည်းကြောက်အဲ့ဒီတော့မှစိတ်ထဲကအကြံဖြစ်ဩဒီတိုက်ထားလို့ဒီတိုက်ပြေးလို့ရှိရင်တော့ငါတော့ဘလို့မှရံကလွတ်မယ်မဟုတ်ဘလို့မှရံကလွတ်အောင်ဘယ်လိုလွတ်ရအောင်လုပ်ပါဘလို့မှငါသတ်မှာပဲဘယ်လိုများသတ်ရပါမလဲဘလို့မှအဲ့ဒီတော့မှအကြံပေါ်လာတဲ့အချိန်ခါကျတော့ဩငါအိမ်ကပါလာတဲ့ဓမ္မရှိပါသေးတယ်ဓမ္မတော်လေးရှိအဲ့ဒီဓမ္မတော်လေးနဲ့ငါဘလူးမလဲကြောင်တအားကြိုက်ခုတ်ပြီးတော့ဘလူးမလဲကြောင်ပြတ်သွားလို့ဘလူးမသေးလို့ရှိရင်တော့ဘလူးမရံကငါလွတ်တော့မှာပဲလို့တီးလို့အကြံလေးဖြစ်လာလွတ်ချက်လွတ်မဲ့စိတ်ကိုအကြံလေးဖြစ်လာအဲ့ဒီတော့မှဘလူးမမသိအောင်အသာလေးခြေတော့မြောက်ပြီးတော့သူပါလာတဲ့ဓမ္မတူလေးထားတဲ့နေရာလေးကိုအသာလေးသွားပြီးဓမ္မတူလေးကိုယူပြီးတော့ဓ ဓမ္မထိုလေးကိုကိုင်းလာပြီးတော့ဘလုမနာကိုအသာလေးချီနေဘလုမနိုးသွားမှလည်းကြောက်တာပေါ့အဲ့ဒီဘလုမနာကိုအသာလေးလျှောက်လာပြီးတော့ဘလုမနာကြတော့သူပါလာတဲ့ဓမ္မထိုကိုလက်နှစ်ဖက်ဇုံကိုင်ပြီးတော့အသာချိန်ကျတဲ့ဘလုမလေချောင်းပြတ်ပါမလားမပြတ်လို့ရှိရင်တော့ငါတို့ကိုချိုးနေပြီအဲပြတ်အောင်ပြတ်လိုက်မှသားနဲ့ဘလုမရန်ကငါလွတ်တော့မှာပဲလို့အဲ့ဒီလိုစိတ်အကြံပြတ်တော့တခါတည်းကိုပါလာတဲ့ဓမ္မတော်ကိုလက်တစ်ဖက်ဇုံကိုင်ကိုင်နေပြီးတော့ဘလုမလေချောင်းကိုတခါတည်းတအားကိုင်ပြီးတော့တခါတည်းအာရပါရခုတ်ချလိုက်တဲ့ဘလုမလေချောင်းပြတ်ထွက်သွားအဲ့ဒီတော့မှဘလုမလေချောင်းပြတ်သွားတော့မှเอองาอู้มาเวบลุมายางาลွတ်เตะลุสิกคลีดิโอจาเอไอ้โดมาบลุมายางาลွတ်เตะลุดกาดกมะปะแลเปวิปัตตนาญาญวิปัตตนาสิกนันเป็ดยุบเป็ดนันเป็ดยุบเป็ดยุบเป็ดมาไม่เหมือนลุชิกามะกิเลสตาเบร่อมาไม่ค้องบ่าวไอ้ดิโดดาจอมลุอกุดกาดกมะมะสิกดิซะผันเซนทาเดยุบมาแลไม่ตินันมาแลไม่ติผิดทาเป็ดทาแลไม่ติผันเซนทาเดစိတ်ကဖန်ဆင်းထားတဲ့ယုတ်တယ်အတန်ပေါ်မှာလဲစိတ်ကဖန်ဆင်းထားတဲ့ယုတ်အနတ်ပေါ်မှာလဲစိတ်ဖန်ဆင်းတဲ့ယုတ်ယတာပေါ်မှာလဲစိတ်ဖန်ဆင်းတဲ့ယုတ်အတွေ့ပေါ်မှာလဲစိတ်ဖန်ဆင်းတဲ့ယုတ်ဓမ္မပေါ်မှာလဲစိတ်ဖန်ဆင်းတဲ့ယုတ်စိတ်ကဖန်ဆင်းတဲ့ယုတ်တွေမှလဲဖြစ်တာပြက်တာသဘာဝတရားတွေလည်းမသိမသိတော့တရားဒဂမများလောကကြီးပျော်ပျော်ကြီးနေနိုင်ရတာကဘာကြောင့်နေနိုင်တယ်လဲတရားဒဂမများဝိပဿနာဉာဏ်လည်းမရဝိပဿနာစိတ်လည်းမဖြစ်မဲ့ပညာဖို့ပညာလည်းမရတော့လောကကြီးမှာပြောပါပြီနေလိုက်ကြတာအစင်းတစ်ခုနဲ့တကား6ပေါက်ကအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းအစင်းပေါ်မှာလဲစိတ်ကလေးကြီးကစိတ်တစားဖန်ဆင်းယုံမှလည်းမသိအစင်းပေါ်မှာဘလူမကအပြုတ်အစုပ်ကောင်းတော့အစင်းပေါ်မှာသာယာတဲ့နှင်းသက်တဲ့တဏှာယာကစိတ်ဖြစ်တယ်အစင်းပေါ်မှာသာယာနေတာပုံမှန်ပြည့်ပဲဘူးစိတ်ကစားဖန်ဆင်းလိုက်အတန်နဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ကအတန်ရုပ်ပေါ်မှာလဲပါအတန်ရုပ်ကလည်းစိတ်ကစားဖန်ဆင်းထားတယ်ရောအဲအတန်ရုပ်ကလည်းဘလူမကအပြုတ်အဆိုးကောင်းတော့အတန်ပေါ်မှာသာယာတဲ့နှစ်သက်တဲ့တဏှာယာကစိတ်ဖြစ်တယ်အနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်တဲ့အချိန်ကအနတ်ရုပ်ပေါ်မှာဘလူမကအပြုတ်အဆိုးကောင်းတော့အနတ်ရုပ်ပေါ်မှာသာယာတဲ့နှစ်သက်တဲ့တဏှာယာကစိတ်ဖြစ်တယ်လျာနဲ့ယာသာနဲ့စားလိုက်တဲ့အချိန်ခါယာသာဤရုပ်ပေါ်မှာစေတစာအဖန်ဆင်းထားတဲ့ယုံမှလည်းမသိနာမလည်းမသိနာဤအာယုံကြောင့်ဖြစ်နေတဲ့ဥပါဒံခန္ဓာကိုလည်းမသိမသိတော့ဘလူမကအပြုတ်ဆုကောင်းတော့သာယာနှစ်သက်တဲ့ယာကစိတ်ဖြစ်ကိုနဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ခါလည်းပဲစေတစာဖန်ဆင်းထားတဲ့ယုံမှလည်းမသိနာမလည်းမသိဖြစ်တာလည်းမသိပြတ်တာလည်းမသိသဘာဝသစ္စာသဘောတရားသာမြင်ညာလက္ခဏာလည်းမသိတော့ဘလူမကအပြုတ်အဆုကောင်းတော့သာယာတဲ့နှစ်သက်တဲ့တဏှာယာကစိတ်ဖြစ်တယ်အဲမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ခါဓမ္မရုပ်ပေါ်မှာစိတ္တဖန်ဆင်းထားတဲ့ယုံမှလည်းမသိနာမလည်းမသိဖြစ်ထားလည်းမသိပြတ်ထားလည်းမသိဓမ္မရုပ်ပေါ်မှာဘလူမကအပြုတ်အဆုကောင်းတော့သာယာတဲ့နှင်းသက်တဲ့တဏှာယာကစိတ်ဖြစ်တယ်အဲဘလူမကကြီးအပြုတ်ဆိုကောင်းတာဒါကြောင့်မလို့တကယ်အစ်စ်ဝိပဿနာညာဝိပဿနာစိတ်ရပြီဆိုလို့ရှိရင်ဖြစ်တရားဓမ္မများကိုယ်ခန္ဓာကိုမလိုခြင်းမှသူများခန္ဓာမလိုခြင်းတော့ကိုယ်ခန္ဓာကိုမှမနှစ်သက်ရင်သူများခန္ဓာဘယ်တော့မှမနှစ်သက်ဘူးကိုယ်ခန္ဓာကိုမဆက်ဆုံးမှသူများခန္ဓာဆက်ဆုံးကိုယ်ခန္ဓာကိုမလိုခြင်းလို့သူများခန္ဓာမလိုခြင်းတော့ကိုယ်ခန္ဓာကိုမတာတွယ်လို့သူများခန္ဓာမတာတွယ်တာကိုယ်ခန္ဓာကိုယွန်လို့သူများခန္ဓာယွန်တာကိုယ်ခန္ဓာကိုကိုမကြည့်ခြင်းလို့ဒေါသဖြစ်လို့သူများခန္ဓာမြင်တော့ဒေါသဖြစ်သွားအဲဒါကြောင့်မလို့သရာဂံများဟာကာမကိလေသာခေါင်းပါတယ်လို့ပြောနေပြောတာရှိကြပါတယ်ကာမကိလေသာခေါင်းပါတာကဘယ်လိုမြင်ပါလဲဘယ်လိုသိပါလဲလို့ဒီလိုမေးလိုက်လို့ရှိမသိတော့ဘူးကာမကိလေသာခေါင်းပါတယ်လို့လုံးလည်းချလာပါကြီးပြောတယ်အဲ့ဒီလိုဝိပဿနာညာဝိပဿနာစိတ်ရုပ်ပျက်ကြီးကိုမြင်မှသာလျှင်ဒုက္ခဝေဒနာကိုဒုက္ခဝေဒနာဖြစ်တယ်မကြည့်ရင်တော့ဒေါသစိတ်ကြီးဖြစ်ကုန်တာပဲလက်ဥတော့သာယာနှစ်သက်တယ်ဘလို့မှအပြုတ်ဆုကောင်းတော့ချောလိုက်တာလှလိုက်တာဝါလိုက်တာအဲဖြူလိုက်တာဒါတွေသိနေအဲ့ဒါဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာမခံစားနိုင်တော့ဘူးနာပုံပျက်ကြီးမြင်တော့အတုပလက္ခဏာကိုမြင်တော့အဲ မကြည့်ဝင်တော့ဘူးမကြည့်ဝင်မနာတာဖြစ်ပြီးဝေဒနာဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာမခံစားကြနေဘူးတော့အဲ့ဒါဒေါသစိတ်တွေဖြစ်တယ်အဲ့ဒါပါလေတဲ့သရဂါများမြင်တဲ့အမြင်လေးဘာကြောင့်လဲတဲ့သရဂါများဟာတလောကလုံးဟာဖြင့်ရုပ်ပြည့်ကြည့်နေမြင်တော့ဘယ်လိုဖြစ်လဲမကြည့်ခြင်းမတားတွယ်မနှက်သက်ဘူးဝေဒနာဖြစ်နေပြီမကြည့်ခြင်းတဲ့စိတ်ကိုအဲ့ဒီရုပ်အစင်းရုပ်ကြည့်ပေါ်မှာအတုပအစင်းတွေမြင်နေတော့မကြည့်ဝင်မနာတာမနှက်သက်တော့ဘာဖြစ်လဲတဲ့မကြည့်ခြင်းတဲ့စိတ်ဒေါသစိတ်ဖြစ်ကာမရာကတော့ခေါင်းပါတယ်ပြည့်ညတ်စင်သေးလားမစင်သေးဘူးကာမရာကတော့ခေါင်းပါသွားတယ်ကာမရာကတော့ခေါင်းပါသွားပြီလေအဲ့ဒီတော့ကာမရာကခေါင်းပါသွားတော့ဝေဒနာဒုက္ခဝေဒနာကနေပြီးဒုက္ခဝေဒနာဖြစ်တယ်အဲ့ဒါကြောင့်မလို့ဒကာဒကမများကာယတိပ္ပံကာယနုပ္ပတနာဝေဒနာတိပ္ပံဝေဒနာနုပ္ပတနာသရဂါမိမဲ့သရဂါမိဘုရားဘာလဲတဲ့မြင်လိုက်တဲ့အချိန်ကဝေဒနာပြတော့ဝေဒနာမခံစားခြင်းတဲ့ဥစ္စာဝေဒနာနဲ့သပြဲအဲ့ဒါသရဂါမိမဲ့ခေါ်တယ်သရဂါမိမဲ့ကဘယ်လိုသတ်တယ်လို့စိတ်ကိုမေးမှာမြင်တာပဲလို့မြင်နေတယ်လားဘယ်လိုစိတ်ကဘယ်လိုသတ်လိုက်တယ်လို့